သာသနာတော်နှစ်2558ခုနှစ်ကောဇာတက္ကရီ1385ခုနှစ်ပြာသူလာဇန်9ရက်ခရစ်နှစ်2014ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညတွင်မြတ်ဗုဒ္ဓသာသနာတော်မြတ်ကြီးအားပစ္စည်းလေးပါးကိုအစဉ်အမြဲအထောက်အပံ့ပေး၍သာသနာပြုမိသားစုများဖြစ်ကြသောမိဘရဲ့ကုမ္ပဏီလီမိတက်မိဘရဲ့သစ္စာမိဘရဲ့မိသားစုကပ္ပသာသနာပြုချမ်းမြေ့ဇာတော်ဘုရားကြီးနှင့်ဘေးတခုဇာတော်ဘုရားကြီး၏အမှုဆောင်လူကြီးဧကမဟာသီရိသုတ္တမမဏိဇောတဒရချမ်းမြေ့ဘေးတခုဥနိုင်ဥမိဘရဲ့နှင့်ဇနီးဧကမဟာသီရိသုတ္တမသိန်းကြီးတိရခုဒေါ်အေးသိန်းသားကြီးမောင်ထက်နေဦးသားငယ်မောင်ညွတ်နိုင်ဝင်းသားတွေမောင်ထက်နိုင်ဝင်းခေါ်ခွန်ရွှေမြင့်မိသားစုတို့မှစီစဉ်ပန့်ပိုးလျက်မိဘရဲ့မိသားစု၏သားအကြီးဆုံးမောင်ထက်နေဦးဤပညာတက္ကသိုလ်နှင့်ဤပညာတက္ကသိုလ်မှចောင်းသားလူငယ်များမှဦးဆောင်၍လောအကုသို့ပြုကြကုန်သောတကုံမျိုးသည့်တောင်ပိုင်းမြို့နယ်အမျိုးဘာသာသာသနာကိုကာကွယ်စောင့်ရှောက်ကြသည့်လူငယ်မောင်မယ်များဖြစ်ကြသောမာဃပရာဟိတလူငယ်များဖွဲ့669လူငယ်များအဖွဲ့18ရပ်ကွက်လူငယ်များအဖွဲ့ရွှေကန့်ကော်လူငယ်မောင်မယ်များအဖွဲ့တို့နှင့်အတူဓမ္မမိတ်ဆွေလူရှင်အလုံးတို့မှစုပေါင်း၍ကျင်းပအပ်သောဓမ္မသဘင်၌ဟောကြားအပ်သောဒံစေဘာတရားတော်ဘာတရားတော်လဲလဲဒီတရားဒေသနာတော်ကိုမဟောကြားသေးမနာကြသေးခင်တရားပိုင်ရှင်ဖြစ်တော်မူသောစိန်တေယသုံးလောကထောထသဗ္ဗညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြရအောင်အာလုံသောတရားနာပရိသတ်ပေါင်းသူတော်ကောင်းတို့လက်အုပ်ချီးမိုးပြီးတော့နမောတတ္တသုံးချိန်ဆိုလိုက်ကြနမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တရဟတော်တထ900ကိလေသာယံသူတို့မှဝေကွာတော်မူပါပေထတော်ရဟတော်တထ900ကိလေသာယံသူတို့ကိုလေတန်းညံမဲ့စိန်တန်တည်းဖြင့်ပေဖြစ်ခုတ်တတ်တော်မူတတ်ပါပေထတော်ရဟတော်ပဋိစ္စသမုပ္ပါချာယဟတုမပြတ်လေရာတန္တရာစက်ကြီးကိုကမ္မခယိဉ္ဇံပစိံဖြင့်ရွယ်ချိန်မိုးလျက်ချိုးဖြစ်တော်မူတတ်ပါပေထတော်အရဟတောစိတ်ွယ်ရာရ၌ပင်မကောင်းမှုကိုပြုတော်မူတတ်ပါပေထတော်အရဟတောဂျမနလူသုံးပုံသူတို့၏ပူဇော်ထုကိုခံယူတော်မူထိုက်ပါပေထတော်သမ္မာသမ္ဗုဒ္ဓတ္တမဖောက်မပြန်တယံပူညံဖြင့်ညီရငါတန်တရားမှန်ကိုဝေပန်ပိုင်းခြားထင်ရှားပိုင်ပိုင်ကိုရတိုင်းသိမြင်တော်မူတတ်ပါပေထသောတတ္တဘဂဝါတောဣတရိယဓမ္မယတ္တသီရိကာမပယတ္တမိဘုံချောင်းဒီနှင့်ပြေစုံကြောကြားထိုရှင်တော်မြတ်ဘုရားအာမေဘုရားအာယုံကိုလုံးထုံ၍ကြည်ယုံကိုရောဘုရားတပည့်တော်ဤအမကံဘုရားအာယုံကိုလုံးထုံ၍ကြည်ယုံကိုရောတရားဟောတရားနာဖြစ်ကြတဲ့ဘုရားတပည့်တော်တို့ဤနမောကိုနှုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျှော၍ကတော်မြတ်လူကိုဝိလယောကာရှိခုံးနိုင်ခြင်းသည်အထုနေညာမဆဲအမြဲမကွာမှန်စွာမသွေဖြစ်ပါစေသာမြတ်စွာဘုရားသုံးလောကထောထတပညုမြတ်စွာဘုရားကိုရှိခိုးကြည်ညိုကြပြီးတဲ့နောက်ဒံစေဘာတရားတော်ဟောကြားနာကြရအောင်ဒီတရားဒေသနာတော်ကအရှင်မဟာမောကလံမထေမြတ်ကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့တရားဘုရားရှင်ရာဇကြောပြီးဝေလူဝန်ကျောင်းတိုင်းမှာတရင်သုံးနေတော်မူတဲ့ခိုက်ရှင်မောကလံကိုအကြောင်းပြုပြီးတော့ဟောတဲ့တရားဘုသူ့ကိုအကြောင်းပြုဟောတာမြတ်စွာဘုရားရှင် Wara Nase Adwendo Kode Patama Bodhi Mayo. Patama Bodhi and now by Mayo Payane Nanga Doria Todo Li Lanava Pokeja. Ludu Dandu Jinyo do Topan Lude Bekido Miare. Elo Bonare Kajaro, the pet bound toyin, the Pema Babi. Gambure Tonga no. Payane Danga Bema. Jinyo do Ludandu de Bona Bisuro. တပတ်ကဒိဋ္ဌိတွေစီမှာလက်လာပါကရှားသွားရှားသွားတဲ့အခါကျတော့သူတို့စီဝေးကြတိုင်မြင်ကြအရှင်ဂေါတမနဲ့တန်ဃာတွေကတော့အစဉ်ပြေလို့ဒုဗ္ဗမာတော့အတော်လေးရှားပါသွားပြီအဲ့ဒါဘာဖြစ်လို့လဲအကြောင်းရင်းရှားကြစို့အကြောင်းရင်းရှားကြစို့ဆိုပြီးတော့စုဝေးတိုင်မြင်ကြတော့တယောက်ကပြောတယ်အဲ့ဒီအကြောင်းသာသိတယ်ကဲသိရင်ပြောပါသင်ပြီးတဲ့အကြောင်းဘယ်လိုလဲ ရှင်မောက်ကလန်ကြောင့်ဖယားနဲ့တန်ဃာတွေလက်ပေါ်တာဘုသူကြောင့်အရှင်မောက်ကလန်ကနတ်ပြည်ကိုတက်သွားတယ်နတ်သားနတ်သမီးတွေဘာကုသိုလ်လုပ်လို့နတ်ပြည်ရောက်တာလဲမေးမေးပြီးလူပြည်ပြန်စင်းလူပြည်ရောက်တဲ့ခါကျတော့အဲ့ဒီလူပြည်ကလူတွေကိုဘသူတော့ဖြင့်နတ်ပြည်ရောက်နေတယ်နော်ဘယ်ကုသိုလ်လုပ်လို့ဘသူတော့ဖြင့်နတ်ပြည်ရောက်နေတယ်ဘယ်ကုသိုလ်လုပ်လို့အဲ့ဒါလေးတွေကပြန်ပြောပြတော့ လူတွေကအာရဝန္တာဖြစ်ပြီးကုသိုလ်တွေလုပ်ကြတယ်။တခါငရဲကြီးကိုဆင်းတဲ့အခါဆင်းသွား။ငရဲကြီးကြောင့်ရေငရဲသားတွေကိုမေးတယ်။ဘယ်အာကုသိုလ်နဲ့ငရဲကြတာလဲ။အဲ့လိုမေးလိုက်ပြန်တော့လည်းပဲငရဲသားတွေကပြောတယ်လူကြီးမှာဘာလုပ်ခဲ့လို့ပါ။အဲ့ဒါလူကြီးရောက်တာပြောတယ်မင်းတို့နားကဘသူနော်သေသွားတာမကြသေးဘူး။ဘယ်အာကုသိုလ်နဲ့ငရဲရောက်နေတယ်။ဒီလိုလဲပြောလိုက်ရောလူတွေကအာကုသိုလ်တွေကိုရှော လူကြီးမှာသူတော်ကောင်းတရားထုံကရင်တရားမကောင်းတာတွေရှောင်ရတယ်ကောင်းတာတွေလုံးကြတယ်ဆိုတဲ့လက်ပြီးမရှိကောင်းလက်ရှိကားလားအဲ့ဒီလိုနဲ့အရှင်မောကနန်ကပြောဆိုပြီးတော့လူတွေကကုသိုလ်လုပ်လှူကြတန်းကြဆိုတော့ဘုရားမူရှိတဲ့တန်ဃာတော်တွေမှာလက်လာပါပေါ်နေတယ်ငါတို့မှာကအဲ့ဒါကြောင့်လက်လာပါရှားတာတိတ်တိတယောက်ကအကြောင်းရင်းကိုပြောလိုက်တော့ကဲဒီလိုဆိုဒီယတနာဘယ်လိုရှင်းမလဲစူပေါင်းတိုင်ပင်ကြတော့အရှင်မောကလန်ကိုရှင်းပြမယ်ရှင်မောကလန်ကိုဘာလို့ရှင်းပြမယ်ရှင်းပြရင်ဒီတိုင်းနဲ့တော့မရဘူးတို့တကားတွေအကြောင်းကြားငွေလေးပါလေးစုခိုင်းစုခိုင်းဆိုတော့စုခိုင်းလေလာပြီးထဲ့တယ်အတပြားငွေ1000တော့ရတယ်1000ဆိုတာရွှေဒင်းက1000ရွှေတင်းကလောက်တဲ့ခါမှာရွှေတက်တက်တော့လောက်တာမဟုတ်ရွှေရဲ့ငွေရဲ့ကြီးရဲ့ခဲရဲ့အဲ့ဒါတွေကိုချိုးကြပေါင်းစပ်ပြီးတော့ရွှေတော့အများဆုံးပေါ့ဒီလိုလောက်ထားတဲ့ဒင်းကဘယ်လောက်ရလဲ1000ဒီလောက်ဆိုရင်လူမိုက်ငှားလို့ရပြီဆိုပြီးတော့ကျေးစားလူတတ်သမားတွေကိုခေါ်တယ်တတိတရားဟောဒီမှာအတပြား1000ရှင်မောက်ကလန်ကိုရှင်းပေးကျေးစားလူတတ်သမားတွေကလည်းအတပြာရမယ်ဆိုရင်ဘယ်ဟာပဲလောက်ရလောက်တခါတခါဘုန်းကြီးတို့ကခုခေတ်ဖြစ်နေတာလေးတွေနဲ့လေပြီးတော့မှပြောမယ်နော်ခုခေတ်ဖြစ်နေတာလေးတွေနဲ့တော်တော်ကိုက်တယ်ခြေသာလူသားသမားတွေအတပြာ1000နဲ့ရမယ်ပြောလက်ခံတဲ့ဒီလို့လက်ခံပြီးတာနဲ့ရှင်မောကလန်ကအဲ့ဒီဝါတွင်ဘယ်မှာဝါဆိုလဲဆိုတော့ကာလသီလတောအုပ်မှာဝါဆိုတာတောအုပ်ထဲကကမ္မထမ်းကျောင်းလေးရှိတယ်အဲ့ဒီတော့ဝိုင်းထားတော့ကိုယ်တ900ဝိုင်းထားဘယ်နှစ်ထဝိုင်းထားလဲမသိဘူးဒါမှလည်းရှင်မောကလန်ကသူ့ကိုဝိုင်းထားမှန်းနေပြီလိုက်ရောတော့ကတော့အပေါက်ကနေပြီးတော့ထွက်သွားရောတကိုးရှိတဲ့ပုံကိုထွက်လို့မရဘူးလည်းရပထမတလဝါရင်း3လမှာပထမတလအဲတော့ကတော့ပေါက်ကအချိထွက်သွားတယ်ဒုတိယတလဆက်ဝိုင်းပြန်ရောဝိုင်းလဲဆိုနေတိုင်းတော့မဟုတ်ဘူးလစ်လစ်တလို့လားဝိုင်းတာဒုတိယတလကြတော့သူနေတဲ့အကြောင်းရဲ့အထုတ်ကလေးကနေထွက်ထွက်သွားတယ်။ကျောင်းခေါင်မိုးအထုတ်ကလေးကနေထွက်သွားတယ်။နောက်ဆုံးလည်းရောက်ရောရှင်မောကလန်ဆင်ခြင်ကြည့်တယ်။ငါဒီဒီဝတ်ကြွေးကနေလွတ်ပါတော့မလားလို့ကြည့်လိုက်တော့မလွတ်တော့ဘယ်လိုယုံယုံမလွတ်နိုင်တော့ဘူးလို့လည်းသိလိုက်ရောရှင်မောကလန်အသာတကြီးပဲသူတို့ဝိုင်းတာကိုလက်ခံလိုက်။လက်ခံလိုက်တဲ့ဆိုဝိုင်းကြလို့တော့ပြောတာမဟုတ်ဘူးပေါ့။သူတို့ဝိုင်းနေတယ်တကားလေးဖွင့်ပြီးကိုယ့်အပြင်ထွက်တယ်ကိုယ်ကိစ္စနဲ့ကိုပေါ့ ตูอเปลี่ยนถั่วตาแล้วตุ๊ดได้ยอโกตา900ไว้ซั่วบิย้ายบะลาวตองย้ายไล่เลยสรอกอโยดิสะกวยซี้ตูจีตวออองย้ายตาเด้ตัมมันปอกกูสวยเนาะอัตตะไม่ရှိတော့เนาะโหว่าบะเลยยะหันดายะหันนามะญัสวะพะยาชินเนี่ยเลเวยยันเอกะตาวกะเนาะเอริพะยาปี้ยินตะโกยามาเอตะเด็ดยะทาได้ปอกกูจี้กูอโยดิสะกวยซี้ตูจีอองย้ายพี่တော့လက်တစ်ဖက်ကနေဆွဲလိုက်လို့ရှင်ဖွဲ့အကြီးဆွဲတယ်လို့ပဲပြောဤတွယ်တွယ်ကြီးဖြစ်သွားပြီအဲ့ဒါလို့ဖြစ်တော့မှဒီနီးဒီပုံစံဆိုရင်တော့ဘယ်လိုမှမရှင်းနိုင်တော့ကဲအဲ့ဒါဆိုရင်တော့ရော့ဆိုတခါတည်းခြုံပုတ်တစ်ခုပေါ်ပြစ်တင်ပြီးသွားရော့ခိုးသားနှမ်းရထွက်သွားလို့ကုံတော့မှရှင်မောကလန်ကတမာပတ်ဝင်စားပြီးတော့ငါဒီနေ့မြတ်စွာဘုရားထံမှာပြိဋိဘံဆံခွင့်သွားတောင်းမယ်တာဝကကြီးတွေဟာဘုရားထံခွင့်မတောင်းဘဲနဲ့ပြိဋိဘံဆံရုံးမရှိအဲ့ဘုရားထံသွားခွင်တောင်းညဆော့ဘုရားတပည့်တော်ကိုပြိဋိဘံဆံခွင့်ပြုတော်မူပါဘုရားဘုရားကလည်းအချိန်လေးသိတယ်လေจิตတ်မောက်ကလန်သင်တို့တပည့်မျိုးကိုနောက်တခါငါဘုရားပြန်မြင်ရဖို့မလွယ်ဘူးဒါကြောင့်နောက်ဆုံးအနေနဲ့ငါဘုရားကိုတကိုယ်နဲ့ပြပါတရားနဲ့ဟောပါတဝကကြီးတပားပြိဋိဘံဆံဖို့သွားလျှောက်တိုင်းလျှောက်တိုင်းမှာညဆော့ဘုရားဒီတိုင်းမိကြတယ်ဘာဖြစ်လို့လဲပြိဋိဘံဆံပြီးရင်အဲ့ဒီတာဝကကိုစားနောက်တခါဒန်းတူတဲ့တာဝကဖူးလို့ရအောင်လားမရတော့ဘူးတကောရာအေတက်ဒီတမားရှိတာဒီတမားမရှိရင်နောက်ကြည့်လို့မရတော့အဲ့ဒါကြောင့်သင်းလိုတာဝကမျိုးကိုနောက်တခါငါဖျားမြင်ခွင့်မရှိတော့ဘူးဒါကြောင့်နောက်ဆုံးအနေနဲ့တကောပြတကောပြပြီးတော့တရားဟောဆိုတော့အရှင်မောက်ကလန်တကောပြကောင်းငင်ကိုပြန်တက်လိုက်မြေကျင်ကိုပြန်ဆင်းလိုက်မြတ်စွာဘုရားရဲ့ခြေတော်အဆုံးချပရုံကိုရှ िख ိုးလိုက်ကောင်းပင်ပြန်တက်လိုက်တကိုးတွေပြန်ပြီးတော့ကောင်းငင်ကနေတရားတွေဟောဘုရားရှင်စိတ်တိုင်းကြရှ िख ိုးကတော့သူ့စိတ်တိုင်းကြအာရဝန္တာရှ िख ိုးကတော့ပြီးတော့ကာလတိလာတော့အုပ်ကိုပြန်ပြီးတော့ပြိဋိဘံဆံတယ်တဲ့ရှင်မောက္ကလံဘာဖြစ်သွားပြိဋိဘံဆံသွားပြီနော်ဘသူတွေရိုက်တတ်တာကိုသား900ဘာကြောင့်ရိုက်တတ်တာအတဗျာကြောင့်เนาะဘာကြောင့်လဲအခုခေတ်ပြောပြောရင်စပွန်ဆာကြောင့်เนาะစပွန်ဆာဆိုတာနောက်ကမရှိဘူးလားရှိလားရှိတယ်ကဲအဲ့ဒီအတဗျာကြောင့်ရိုက်တတ်တပ်ပြီးတော့ရှင်မောကလန်ပြိဋိဘံဆိုင်တဲ့တည်င်းကတခါနဲ့ဒတိုင်းကြီးလုံးပြန့်သွားတာအဇာတတ်ဘယင်ရဲ့နားထဲကိုရောက်သွားတယ်အဇာတတ်ကအရင်ကတည်းကဘုရားကိုကန်တကောစလုပ်တာနောက်ပိုင်းမှာဘုရားကိုပုထုဇဉ်ထဲမှာသူ့အကြည့်မျိုးဆုံးအခုရှင်မောကလန်ပြိဋိဘံဆံနေပဲကြာရောတခါတည်းသူ့မှာရှိတဲ့ထောက်လန်းရေးတွေအကုန်လွတ်တယ်ဒီထောက်ဒီတရင်ကိုမိအောင်လိုက်စမ်းမိအောင်လိုက်ဆိုထောက်လန်းရေးတွေကလည်းလူသူသူသူစုတဲ့နေရာတွေကိုလိုက်ရတယ်ဘယ်နှသွားလိုက်လဲဆိုအရက်ဆိုင်သွားလိုက်နည်းနည်းလက်နဲ့ချီပြီးကြာလောက်ပြီးထင်ပါတယ်အရက်ဆိုင်တစ်ဆိုင်မှာရှင်မောကလန်ကိုဝိုင်းရိုက်ခဲ့တဲ့ခိုးသားတွေအရက်တော့ကြာတောင်းနေရင်လည်းတယောက်ကိုတယောက်ကဝင်တိုက်မိတာထိုင်ပြီးတောင်းနေတဲ့လူရဲ့ကြောကုန်းကိုနောက်တယောက်ကခြေထောက်နဲ့ဝင်တိုက်တိုင်းပြီးလိုက်တော့တိုက်ခံရတဲ့လူကမိတ္တာသေးတော်မမြင်ဘူးလားပြန်ပြောရောပြန်ပြောတဲ့ကဟိုဘက်ကလည်းမမြင်လို့တိုက်တာပေါ့ကွာမင်းဘလောက်တတ်တဲ့ရှိလို့လဲရှင်မောကလန်ကိုအရင်ဆုံးတတ်တာမင်းလားငါလားပြောတာနော်ထရေမူးရင်ပါပေါ့လေကျွဲကိုပေါ်တယ်အခုဒေါသနဲ့ပြောတာနော်ရှင်မောကလန်ကိုရိုက်တာမင်းအရင်လားငါအရင်လားပြောစမ်းမင်းတဲ့ငါတတိကောက်လို့ငါအရင်ရိုက်တာဟိုကလည်းအဲ့ကောင်မင်းကငါနောက်မှာငါအရင်ရိုက်တာမပေါ်ဘူးလားပေါ်ဘူးလားပေါ်လဲပေါ်ရောအဇာတတ်ဘရင်ကအဲ့ရှင်မောက်ကလန်ရိုက်တဲ့လူတွေဖမ်းလိုက်တော့ခိုးသား900အကုန်မိမိလည်းမိရောမင်းတို့ကိုဘယ်သူခိုင်းလဲပြောဆိုတော့အဝတ်မဝတ်တဲ့အစေလကတက်ကတော်တွေခိုင်းတာဒိဋ္ဌိတွေဒါဆိုရင်အဲ့ဒိဋ္ဌိတွေဖမ်းဆိုတော့ဒိဋ္ဌိ900မိခိုးသားက900ဒိဋ္ဌိက900ဘယ်လောက်လဲအဲ1000လဲမိသွားရောနန်းရင်ပြင်မှာအဲ့ဒီခိုးသားနဲ့ဒိဋ္ဌိတွေကိုကိုတွင်းကိုတူးဆိုပြီးတော့ချက်မြုပ်အောင်တွင်းတူခိုင်းတယ်တွင်းတူခိုင်းလိုက်တော့တူးရတာပဲဘယံမိတ်နဲ့အဲ့လိုတူးလိုက်ပြီးတော့အဲ့ထက်ဆင်းဆင်းရကိုလက်နဲ့ကိုမြေကြီးကိုရက်ချရက်ချပြီးတော့မှဒင်းနေနဲ့ဆောင့်သိပ်ပြန်တက်လို့မရတော့အဲ့ဒီလိုတက်လို့မရတဲ့အချိန်ရောက်ခါမှာဘယင်ကအဇတတဘယင်ကဒီလူတွေအပေါ်မှာအကုန်လုံးကောက်ရိုးတွေချစမ်းဆိုတော့ကောက်ရိုးတွေကိုလက်ပတ်ချပြီးတော့မှကောက်ရိုးတွေကိုမီးရှို့လိုက်တော့ဒီလူတွေမလောင်နဲ့တော့ အရှင်လက်လက်မီးလောင်တယ်နော်ရှင်လက်လက်မီးလောင်တယ်ပေးခြင်းနဲ့ပေးမယ်ပေးခြင်းမှလည်းပေးမယ်ကောက်ရုံးမီးဆိုတော့မြန်တာကိုအပြင်းထန်တော့ခံရတယ်ပြီးလဲပြီးရောတန်ထွန်သွားကြီးတွေနဲ့နွားကြီးတွေနဲ့တက်ပြီးတော့အဲ့ဒီထက်ကိုထွန်ချက်တွေနဲ့ဆွဲသန်းဆိုအဲ့ဒီတပိုင်းမြုပ်ထားတဲ့လူတွေကြားတဲ့တန်ထွန်သွားအချီးကြီးတွေအရှည်ကြီးတွေနဲ့နွားတွေနဲ့တက်ဆွဲလိုက်တာအဲ့ဒါခိုးသား900နဲ့တက်တိ900အပိုင်းပိုင်းအတစ်တစ်ပြတ်တော့ပြီတခါတော့ပြေရောမိလောင်လို့သေးတာနဲ့မိလောင်လို့မသေးတဲ့ပေခံနေရတဲ့လူတွေအဲ့ဒီထွန်ချက်နဲ့မိပြီးတော့တခါတည်းအပိုင်းပိုင်းတစ်တစ်ပြတ်ပြောပြေတာပဲအဲ့လိုလဲပြေပြီးရောရသကြောပြီဝေတွန်းအောင်ကြောင့်မှမြတ်စွာဘုရားတရင်သုံးနေတော်မူတဲ့ခိုက်ယဟန်တော်တစုကတခုသောညံ့နေမှာပြောကြတယ်ရှင်မောကလန်ဟာသူနဲ့မတန်သောပေခြင်းမျိုးနဲ့ပေတယ်လို့ပြောတယ်။ရှင်မောကလန်ဒီသူနဲ့မတန်သောပေခြင်းမှတ်ထားနော်။ဘာဖြစ်လို့လဲဘဝတစ်လျှောက်မှာအမဲဆက်မရှိခဲ့ဘူးနော်။အလွန်ကောင်းမြတ်တဲ့ပုဂ္ဂိုလ်ခိုးသားတဲ့ရိုက်ခံတယ်။ပြောချင်တာကရှင်မောကလန်ဒီဒီဘဝတစ်လျှောက်လုံးမှာဖြူစင်တန်ရှင်းပြီးတော့ကောင်းမြတ်တဲ့ကုသိုလ်တွေပဲလုပ်ခဲ့တယ်။အဲ့ကုသိုလ်လုပ်ထားတဲ့ပုဂ္ဂိုလ်ဟာမကောင်းကျိုးနဲ့ပေရတယ်ဆိုတာမတန်ဘူးလို့ပြောတာနော်။ကိုယ်တော်လောက်ထိုင်ရင်ဗာနဲ့ပြရမှာကောင်းချိုးနဲ့ပေးတင်တာပေါ့ကောင်းကောင်းဘုံဘုံသူ့အချိန်တန်လို့ဒေတာတော့ဒေတာပဲသူယောဂလေးနဲ့သူသိပြိဋိဘံစံပြီးလို့ရှိရင်လူနဲ့တည်းပူဇော်တယ်လို့ဖြစ်ရမှာအခုတော့ခိုးသား900ဝမ်းရိုက်တယ်ဆိုတော့ရိုက်ထိုင်တယ်ဆိုတော့မကောင်းချိုးပေါ့တခြားလုံးကောင်းထားတဲ့ပုဂ္ဂိုလ်ဟာခိုးသားရိုက်တတ်ခံလို့သိတယ်ဆိုတော့မတန်မရသေးရတယ်အဲ့ဒါလို့ပြောတဲ့အချိန်မြတ်စွာဘုရားကဓမ္မတနပလင်ကိုလျှောက်သွားတယ်ဓမ္မတနပလင်ရောက်တဲ့ခါကျတော့ကျတော့မင်းတို့ဘာစကားပြောနေတာလဲဆိုတော့မြတ်စွာဘုရားတပည့်တော်ရှင်မောကလံပြိဋိဘံဆိုင်တဲ့အကြောင်းမတန်မရာသိရတဲ့အကြောင်းပြောတာပါခင်ဗျာအဲဒီမှာမြတ်စွာဘုရားကချက်သားတို့ငါသားမောကလံဟာဒီဘဝကြည့်ရင်တော့သူသေးတာမတန်ဘူးရှေးကံကိုကြည့်ရင်တော့သူနဲ့တန်လို့သူခံသွားတာဒီဘဝကြည့်ရင်တော့ဗာလဲမတန်ဘူးရှေးကံကိုလှမ်းကြည့်ရင်တော့သူနဲ့တန်လို့သူခံရတာနော်အဲ့လိုပြောလိုက်တော့မှမြတ်စွာဘုရားသူ့ရဲ့ရှေးကံဘာပါလဲဖရာရဟန်းတော်တွေကမေးကြအဲ့လိုမေးတော့မှမြတ်စွာဘုရားကသူ့ရဲ့ရှေးကံအကြောင်းကိုပြန်ပြောင်းပြီးတော့ဟောပြတယ်ရှင်သားတို့ဘဝတစ်ခုမှာမောကလန်ဟာမိအိုဖအိုနှစ်ပါးကိုလှုပ်ကျွေးနေတဲ့သားကောင်းတစ်ယောက်ဖြစ်ခဲ့တယ်မိဘနှစ်ပါးကိုမငြီးမညူအိမ်ထဲကိစ္စလည်းသူပဲမိဘနှစ်ပါးကလည်းမျက်စိမမြင်ဘူးလေညမင်းမိဘနှစ်ပါးတော့ချက်ပြုတ်ပြီးတော့ကျွေးရတာလည်းသူပဲရေထမ်းပြီးချိုးပေးရတာလည်းသူပဲအဝတ်လျှော်ပြီးလှမ်းပေးရတာလည်းသူပဲအဲ့ဒီစားဖို့တောက်ဖို့နေဖို့အတွက်အပြင်ထွက်ရှာရတော့လည်းသူပဲတယောက်တည်းမပင်မန်းနဲ့ပင်မန်းလားအလွန်ပင်မန်းတော့မိဘနှစ်ပါးကတားတဲ့မင်းအိမ်တော်ပြုပါလားမင်းကထွက်ရှာချွေးမကအိမ်မနေလောက်ပေါ်ကင်ပတ်ဆိုမင်းအတွက်တက်တာရရတာပေါ့အဲ့တော့မင်းအိမ်တော်ပြုကွအဲ့ဒီချိန်မှာရှင်မောကလန်အလောင်းလျာကဘလို့တွက်လိုက်လဲဆိုတော့အမေအပူမရှာနဲ့ကျွန်တော်ဒီဘဝလေးနဲ့ဒီတိုင်းလေးပဲအမေနဲ့အဖေကိုလှုပ်ကျွေးပါမယ်တကြံသူ့သားလေးပင်မန်းတာပင်မန်းတာကိုကြည့်ကြည့်ပြီးတော့မိဘနှစ်ပါးကလည်းလေตาအပူမရှာနဲ့အဲตาလေးအိမ်တော်ပြုตาလည်းအမေအပူမရှာနဲ့ဟာတခါတည်းမိဘကအတင်းပြုတ်ခိုင်းตาကမပြုတ်အတင်းပြုတ်ခိုင်းမပြုတ်နဲ့နောက်ဆုံးတော့မိဘကမိန်းကလေးတယောက်အတင်းဆက်ပြီးပေးစားလိုက်ပေးစားလိုက်တဲ့အခါကျတော့ตาအိမ်အောင်မကြဘူးလက်ကြအိမ်အောင်ကြသွားရောတခါတခါအဲ့ဒါမိဘတွေလည်းထိုင်နေတော့အကောင့်သားထသွားမှပါလေဂျိုမန်ပြီနော်သူ့အတူနေတာအကောင့်သားအခုသူတို့စလှုပ်လိုက်တာပြဿနာကစပြီအဲ့ဒီလိုနဲ့လှုပ်လိုက်ရောချွေးမအိမ်ပေါ်ရောက်လာပြီအိမ်ပေါ်ရောက်လာတဲ့အခါခဏခိတ်ကတော့လည်းသီးခံနိုင်တယ်နောက်ကျလာတဲ့အခါကျတော့ယောက်ျားကိုပြောတယ်ရှင့်အဖေရှင့်အမေနဲ့ကျမအတူမနေနိုင်ဘူးတဲ့ဘာဖြစ်လို့လဲအာရှင့်ဖေရှင့်မေကြောင့်ရှင့်မသိဘူးလားတော်တော်ဆိုးတာဘယ်လိုညာလို့ပြောပြဟဲ့ယောက်ျားလည်းလက်မခံနောက်တနေ့ကျတော့စာပြီးသားထမင်းနေစပွဲပေါ်မှာလည်းကျဲထားတယ်အောက်မှာလည်းပြစ်ထားလိုက်တယ်ချွဲသေးတလိတ်သေးထွေးပြီးတော့အိမ်ပေါ်မှာကြမ်းကြမ်းမှာပိန်ညောင်သူ့ကိုယ်တိုင်လှုပ်ပြီးတော့ထွေးချလိုက်တယ်ယောက်ျားမောမောနဲ့အိမ်ပေါ်လည်းပြန်တဲ့တအိမ်လုံးပေးပွားနေတာဒါဘာလို့လဲချက်ရှင့်အဖေနဲ့အမေလက်ချက်ကျမတန်တန်ပြောနေရတာနဲ့ဒီမှာကြည်သက်တဲ့အိမ်လုံးညစ်ပတ်ကျမအဲ့ဒါခဏခဏလဲပါတယ်တန်ရှင်းလေးလုပ်ပါတယ်မနိုင်ဘူးဓာကြီးတွေနဲ့ကျမအတူမနေနိုင်တော့ အဲ့လိုလဲပြောတော့ကဲဒီလိုဆိုရင်ငါလုံးတဲ့တာလုံးပါမယ်ကွယ်ဆိုပြီးတော့ဘာလုံးလိုက်လဲဆိုတော့မိဘနှစ်ပါးကိုအမေနဲ့ဖေအမေတို့ဖေတို့ရဲ့ဆွေမျိုးတွေကတွေ့ကျင်လို့တယ်ကျွန်တော်တို့သွားကြအောင်လဲနေတဲ့မိဘနှစ်ပါးခေါ်တင်သွားတယ်တောအုပ်ကိုဖြတ်သွားမယ်ဟိုဘက်ကအမျိုးတွေစီအဲ့လိုသွားတာဒီတောအုပ်ထဲနဲ့ရောက်ရောမိဘနှစ်ပါးကိုရှင်းမယ်ဆိုပြီးတော့အဖေလက်ထဲကိုနွားနှစ်ကောင်ရဲ့ကြိုးလေးချောင်းထဲလိုက်ကြိုးလေးတွေထဲလိုက်ပြီးတော့မှအဖေကြိုးလေးကိုလှုပ်ပေးရုံနဲ့အဲ့ဒီနွားတွေလမ်းအတိုင်းသွားတတ်တယ်နော်အဖေအဲ့လိုလှုပ်သွားဒီနားမှာကိုသားဓမြတွေကြည့်တယ်ကျွန်တော်ရှောင်ရင်းပုံရင်းလိုက်မယ်ကျွန်တော်တွေ့လို့ရှိရင်ရိုက်မှနဲ့မှာဖေတို့အမေတို့ဆိုလူကြီးတွေမျက်မမြင်နေဆိုတော့လှုပ်လိုက်မှာနော်အဖေအဲ့ဒီလိုသွားအေးအေးကောင်းပြီဒါသွားဆိုပြီးတော့သွားခိုင်းလိုက်အဲ့မယောင်မလဲနဲ့အဲ့လဲနာမှာပဲဟောတော့မျက်မမြင်ပြီးပါနှစ်ပါးဆိုတော့မသိချအောင်ပြီးလိုက်ပြီးရောခိုးသားတည်းများရောင်ဆောင်ပြီးတော့သူ့ကိုယ်တိုင်အတန်ဖြတ်ပြီးအော်ဟာလိုက်ဟာရိုက်ဟာချဟာတတ်ဟာမပြင်းနဲ့ဘာလဲအတန်ဖြတ်အော်လိုက်တော့မိပါနှစ်ပါးကခိုးသားတွေထင်သွားတယ်သူ့သားတို့မထင်ဘူးလမ်းပြောတယ်လူလေးရေတို့နှစ်ယောက်ကတော့မျက်စိလဲကွယ်ပြီးကွယ်အသက်ကလည်းကြီးလို့လူကတော့ကတည်းမှာတန်ဖို့မရှိတော့ပါဘူးကွယ်အဲ့တော့မင်းလွတ်အောင်ပြေးတို့ကိုထားခဲ့တပုတ်ပြတ်ဖို့អော်နေတာကဘယ်လိုလဲ?តា។အဲ့ဒီតាကိုမိဘမေတ္တာနဲ့လွတ်အောင်ပြေးခိုင်းနေတာကဘယ်လိုလဲ?အဖေနဲ့အမေ။နော်။အဲ့ဒီလိုမေတ္တာမပြတ်တဲ့မိဘနှစ်ပါးကိုခိုးသားရောက်ဆံပြီးတော့သူကိုယ်တိုင်အတန်ဖြတ်အနားရောက်လာထုတ်ရိုက်တတ်တာပေးရော။မိဘနှစ်ပါးလုံးနဲ့ပေးရောအဲ့တော့ထဲမှာပြစ်ထားခဲ့။ပြစ်ထားခဲ့ပြီးတော့ပြန်သွားရော။ချစ်သားတို့ငါသားမောက်ကလဟာဘဝတခုတုန်းကမိဘနှစ်ပါးကိုအဲ့ဒီလိုထုတ်ခဲ့တတ်ခဲ့တဲ့အတွက်အခုလည်းပဲခိုးသားငါရသူ့ကိုဒီလိုလှုပ်တတ်တာအဲ့တော့ဒီဘဝကံကိုကြည့်ရင်တော့မတန်မရသေးတာမှန်တယ်ရှေးကံကိုကြည့်ရင်သူနဲ့တန်လို့သူသေးတာတဲ့နော်ကဲမတန်မရသေးတာလားတန်ညာရသေးတာလားဒါဘယ်ဘဝကိုကြည့်တာရှေးဘဝကိုကြည့်လိုက်တာနော်ပြီးတော့မြတ်စွာဘုရားဆက်ပြောပြတယ်ဟောဒီဒိဋ္ဌိ900နဲ့ခိုးသား900ကတော့ဒီဘဝသူတို့လုပ်တဲ့ကံကြောင့်သူတို့ဒဏ်ပြန်ခံရတာတဲ့ဒီဘဝသူတို့လုပ်တဲ့ကံကြောင့်ဘာလို့ရလဲဒဏ်ပြန်ခံရတာเนาะအဲ့ဒီမှာမြတ်စွာဘုရားဒဏ်10ပါးကိုဟောပြတယ်ကဲဒီတော့ဘုန်းကြီးတို့တရားဓမ္မတွေအဲ့ဒီဒဏ်10ပါးကိုအချင်းချင်းမှတ်မိအောင်ဘုန်းကြီးလင်္ကာလေးတွေလိုက်တိုင်ပေးမယ်ဆိုကြเนาะမပြင်းမာသိညာပုဂ္ဂိုလ်များပြင်းမာသူတို့သည်မပြင်းမာသိညာပုဂ္ဂိုလ်များပြင်းမာသူတို့သည်မပြင်းမာသိတဲ့ပုဂ္ဂိုလ်တွေကိုပြင်းမာတဲ့ပုဂ္ဂိုလ်တွေတဲ့နော်မပြင်းမာသိမပြင်းမာထိုက်တာကခင်ပွန်းကြီး10ပါးဗုဒ္ဓပစ္စေကဗုဒ္ဓဆာအရဟံဧကတဝကံမာတာပိတုကရုတ္တထာဓမ္မဒေတကာသဒါယကံဘယ်နည်းဗုဒ္ဓတမ္မာတံဗုဒ္ဓဘုရားရှင်လုံးဝမပြင်းမာဘူးเนาะပိစေကဗုဒ္ဓတမ္မာတံဗုဒ္ဓဘုရားရှင်တို့သာသနာတခုမထူထောင်နိုင်ပေမဲ့ကိုယ်တိုင်သစ္စာလေးပါသိသွားတဲ့ပုဂ္ဂိုလ်เนาะအရဟံပြီးတော့ဗါလဲယဟန္တာပုဂ္ဂိုလ်ဧကတဝကရှင်သာရိပုတ္တရာရှင်မောကလန်တို့လိုဧကတဝကကြီးတွေเนาะမာတာအမေပိတုအဖေကရုသီလကုံတမာတိကုံပညာကုံတွေကြောင့်အလေးကရုပြုထိုက်တဲ့ပုဂ္ဂိုလ်เนาะကိုနဲ့ဘာမှဆိုင်ဆိုင်မဆိုင်ဆိုင်เนาะသူ့မှာရှိနေတဲ့သီလကုံတမာတိကုံပညာကုံတွေကြောင့်အလေးကရုပြုထိုက်တဲ့ပုဂ္ဂိုလ်တတ်ထာမိမိပေါ်မှာတလုံးတပါဒသင်ကြားဟောကြားပေးတယ်ဗျာလေဆရာဓမ္မဒေသကတရားဟောပေးတဲ့ပုဂ္ဂိုလ်တရားဟောပေးတဲ့ပုဂ္ဂိုလ်လည်းကိုယ့်ကိုယ်အသိဉာဏ်တွေပေးနေတာဖြစ်တဲ့အတွက်ပြင်းမသိလားမပြင်းမသိဘူးလားဒါရကတဇွန်တယောက်မှကိုယ့်ကိုဆွမ်းလောင်ဘူးတဲ့ပုဂ္ဂိုလ်ဒကာဒကမတွေနော်အဲ့တော့ဒကာကရှိဘုန်းကြီးကိုမပြင်းမသိတာမဟုတ်ဘုန်းကြီးတွေကလည်းဒကာဒကမတွေကိုမပြင်းမသိနော်အပြန်အလှန်ဒါမြင်မပြင်းမသိတဲ့ပုဂ္ဂိုလ်ဘယ်နည်းအောင်အေးဘုရားပိစိကဗုဒ္ဓယဟန္တာဧကတဝကအမေအဖေသီလသမာဓိပညာဂုဏ်တွေကြောင့်အလေးကရုပြုထိုက်သူပြီးတော့ဗာလဲဆရာတရားဟောပေးတဲ့ဆရာတော်ပြီးတော့ပစ္စည်း၄ပါးတရားဓမ္မဘယ်နှမျိုးလဲ အဲ့ဒါမပြင်းမတိုက်တဲ့ပုဂ္ဂိုလ်အဲ့မပြင်းမတိုက်တဲ့ပုဂ္ဂိုလ်ကိုပြင်းမတဲ့ပုဂ္ဂိုလ်တွေလက်နောက်တစ်ခါဆိုလိုက်ဓမ္မထာသိညာဓမ္မထာသိညာပုဂ္ဂိုလ်များဓမ္မထာသူတို့သည်ဓမ္မထာသိညာပုဂ္ဂိုလ်များဓမ္မထာသူတို့သည်အပြစ်ဓမ္မထာသိတဲ့ယဟန္တာပုဂ္ဂိုလ်တွေအဲ့ဒီအပေါ်မှာဓမ္သွားထားတဲ့ပုဂ္ဂိုလ်တို့သည်တဲ့ဘာဖြစ်တယ်လဲဆိုတော့ဆိုလိုက်ဒံ၁၀ပါးတွင်တဘာဝလျင်လျင်စွာကြတတ်သည်ဒံ၁၀ပါးတွင်တဘာဝလျင်လျင်စွာကြတတ်သည်ဘာဖြစ်တယ်ဒံ၁၀ပါးတဲ့ကတဘာဝလျှောက်လာတတ်တယ်လို့ပြောတာနော်ဘာ၄လဲဆိုတော့ဘုန်းကြီးတို့လင်္ကာလေးတွေနဲ့အချင်းချုပ်သွားကြမယ်ဆိုလိုက်ကြံကြုတ်လစွာနာယောဂကိုမာကြတတ်သည်ကြံကြုတ်လစွာနာယောဂကိုမာကြတတ်သည်အင်မတန်ကြံတန်းပြီးအခံရခက်တဲ့ယောဂမျိုးတွေရောက်လာတတ်တယ်လေနော်ဆိုပါတော့ခေါင်းကိုက်တဲ့ယောဂမသိမချင်းမပြောက်ဘူးဆိုတဲ့ယောဂမျိုးကောင်းတယ်မှာအုံနောက်နဲ့ပတ်သက်ပြီးတော့အမေပါရောင်တာတို့စသည်ဖြင့်နောက်ပြီးတော့အင်မတန်ပြောက်ခဲတဲ့အခုခေတ်ပြောနေတဲ့ကိုယ်ဆက်ယောဂကြီးတွေ HIV AIDS ယောဂမျိုးတွေနောက်ပြီးတော့ကင်ဆာယောဂဆိုမျိုးတွေကိုယ်လို့မနိုင်တဲ့အချိန်မှသိရတဲ့ကင်ဆာယောဂဆိုမျိုးတွေအဲ့ဒါလို့ပြင်းထန်တဲ့ကြမ်းတမ်းပြီးအခံရခက်တဲ့ယောဂတွေလည်းရလာတတ်တယ်တဲ့နော်မပြင်းမသင့်တဲ့ပုဂ္ဂိုလ်ပြင်းမလို့ရှိရင်ဒံ၁၀ပါးတဲ့ကနံပါတ်၁ပါလဲယောဂရတတ်တယ်ဘယ်လိုယောဂလဲကြမ်းတမ်းခက်ခံတဲ့ယောဂနော်ကိုရခက်တဲ့မပြောက်ခင်းနိုင်ဘူးဆိုတဲ့ယောဂအဲ့ယောဂမျိုးတွေရတတ်တယ်တဲ့တစ်ချက်နောက်နံပါတ်၂ဆိုလိုက်ညိုညင်လှစွာရဥ္စစာဆုံးကပြတ်တတ်သည်ညိုညင်လှစွာရဥ္စစာဆုံးကပြတ်တတ်သည်ညိုညင်ဆိုတာပင်ပန်းတာကိုပြောတာပင်ပင်ပန်းပန်းဆင်းဆင်းရဲရဲရှာပြီးမှရလာတဲ့ပစ္စည်းဥစ္စာတွေဆုံးရှုံးပျက်စီးတတ်တယ်တဲ့မှန်ပါတယ်ဘုန်းကြီးတို့ရှာလို့ဖွေလို့ကအင်မတန်ပင်ပန်းတယ်အဲ့ပင်ပန်းပန်းရလာတဲ့ပစ္စည်းဥစ္စာတွေအကြောင်းတစ်ခုခုကြောင့်ပျက်စီးဆုံးရှုံးသွားတယ်အဖတ်မတင်တော့တစ်ခါပြန်ရှာပြန်ရောကြတော့နဲနဲနဲနဲစုဝါတာတခါတည်းမစားရက်မတော့ရက်မပေးရက်မကန်းရက်မလူရက်မတန်းရက်ချက်ကောက်ချက်ခဲစုထားနဲနဲနဲရမယ်ကြွားပြန်ရောပျက်စီးအကြောင်းတို့မျိုးမျိုးနဲ့အဲ့ဒီလိုပင်ပင်ပန်းပန်းရှာရတဲ့ပျက်စီးဥစ္စာတွေလည်းပျက်စီးတတ်တယ်ဒါနှစ်မျိုးရှိပါပြီနော်နောက်တခါဆိုလိုက်ရှင်လက်ဆတ်စွာကိုအင်္ဂါပြက်ကာယွင်းတတ်သည်ရှင်လက်စစွာကိုအင်္ဂါပြက်ကာယွင်းတတ်သည်အဲ့ဒီလိုမပြင်းမသင့်တဲ့ပုဂ္ဂိုလ်တွေပြင်းမတဲ့ပုဂ္ဂိုလ်တို့သည်ခြေပြက်ခြင်းလက်ပြက်ခြင်းနှလုံးတစ်လုံးကန်ခြင်းနော်နားပင်ခြင်းစသည်ဖြင့်ခြေလက်အင်္ဂါတွေပြက်ယွင်းတတ်တယ်တဲ့ဒါတွေပြက်ယွင်းတတ်ခြေလက်အင်္ဂါတွေပြက်ယွင်းတတ်တယ်နော်အဲ့ဒါကနံပါတ်3တန်းကဲနံပါတ်၄တန်ဆိုလိုက်ခြေလက်ကုတ်ကွေးဆွမ်းအာနေခြေလေးနာတတ်သည်ခြေလက်ကုတ်ကွေးဆွမ်းအာနေခြေလေးနာတတ်သည်အေးခြေတော့တဲ့လက်တွေမပြတ်ရင်တော့မှဘယ်လိုဖြစ်တတ်လဲဆိုတော့ခြေတော့ကုတ်ကွေးတယ်လက်ကုတ်ကွေးတယ်တချို့တွေဆိုခြေတော့ကလေးတွေလက်ကလေးတွေကကုတ်ကွေးပြီးတော့လေမတန်မစွမ်းလေးတွေမရှိလားရှိလားရှိတယ်အဲ့ဒီလိုခြေတွေလက်တွေလည်းကောက်ကွေးတတ်တယ်နောက်အုံနောက်ကစံမမီသရေတမားများကြတဲ့ဟိုတောင်ကန်းကျော်ဆွဲတဲ့ခလေးမျိုးလေးတွေလည်းဖြစ်တတ်တယ်အဲ့ဒါကမွေးတဲ့ကပါလာတာအခုခေတ်မှာအခုပြင်မရင်ခုလည်းအဲ့ဒါမျိုးပြောင်းသွားတတ်တယ်တဲ့နောက်တစ်ခါခါကုံနာနောက်နူနာယောဂါတို့လိုလူတော်နဲ့မတိုးတဲ့ယောဂါမျိုးအဲ့ဒါတွေလည်းဖြစ်တတ်ပါတယ်တဲ့ကဲဒါကနံပါတ်၄ဒံနံပါတ်၅ဒံကဆိုလိုက်စိတ်ပြန့်လွင့်ခြင်းယူတော့ခြင်း ပေါ်ခြင်းရောက်တတ်သည
်
စိတ်ပြန့်လွင့်ခြင
်း
ယူတော့ခြင
်း
ပေါ်ခြင်းရောက်တတ်သည
်
စိတ်တွေလည်းပြန့်လွင့်တတ်တယ်ယူတတ်တယ်ပေါ်တွတ်တွတ်ဖြစ်တတ်တယ်မပြင်းမသိတဲ့ပုံကိုယ်တွေကိုပြင်းမလို့ရှိရင်တချို့တွေလည်းအဲ့လိုပြင်းမမိပြီးတော့နော်ကိုယ်စိတ်ကိုဆောက်တည်ရမရဖြစ်ပြီးတော့အဲ့ဒါကြောင်ချောက်ချတောင်ပြောမြောက်ပြောနဲ့စိတ်တွေပြန့်လွင့်ယူတွတ်သွားတာတွေလည်းအများကြီးရှိတယ်ဒါကြောင့်မလို့မပြင်းမသိတဲ့ပုံကိုယ်တွေပြင်းမရမှလားရှောင်ရှားရမှလားကဲနောက်တစ်ခါဆိုလိုက်မင်းဆိုကြောင့်သာရှိအာနာဥစ္စာလျှော့ပြည့်မည
်
မင်းဆိုကြောင့်သာရှိအာနာဥစ္စာလျှော့ပြည့်မည
်
မင်းနေဆိုတဲ့ကြောင့်လက်ရှိရှိထားတဲ့ဥစ္စာတွေလျှော့တတ်ပြည့်စည်တတ်တယ်မင်းဆိုတွေကသိမ့်သွားလို့ပြည့်စည်ဆုံးရှုံးတတ်တယ်။မင်းဆိုတွေကဒီကောင်ကိုယာတို့ချဆိုပြောလိုက်တဲ့အတွက်ယာတို့အာနာတွေလည်းရှော့ကြပြည့်စည်သွားတာမျိုးဖြစ်တတ်တယ်တဲ့နော်။အဲ့ဒါဘာဖြစ်လို့လဲ။မပြင်းမသိတဲ့ပုံကိုယ်တွေကိုပြင်းမလို့တဲ့နော်။ဒီဘဝမှာလည်းတွေ့တတ်တယ်လို့သေလွန်ရင်လည်းငရဲရောက်တတ်တယ်။ငရဲကလွတ်ရင်လည်းဒီဓာတ်မျိုးတွေပြန်ခံရတယ်နော်။လွတ်သွားတယ်လို့မရှိဘူးနော်။ကဲဒါကြောင့်နောက်တစ်မျိုးဆိုလိုက်ကြမ်းကြုတ်သဲမဲမဟုတ်ပဲစွတ်စွဲခံတတ်သည
်
ကြမ်းကြုတ်သဲမဲမဟုတ်ပဲစွတ်စွဲခံတတ်သည်ကြမ်းကြုတ်သဲမဲမဟုတ်ပဲစွတ်စွဲခံတတ်တော့ဘယ်လိုမှမဖြစ်နိုင်တာပေါ့ကိုယ်အသက်ရွယ်ကိုယ်ကုန်သိက္ခာနဲ့ဘယ်လိုမှမဖြစ်နိုင်တဲ့ဓမြမှုမှခမားပါတယ်ဆိုတာမျိုးဒီမတိုင်းမှုခမည်းပါတယ်ဆိုတာမျိုးအစွတ်စွဲခံရတတ်တယ်။တိုင်းပြည်ကိုတော်လှန်ပုန်ကန်မဲ့နိုင်ငံတော်အာဏာသိမ်းတဲ့ထက်မှခမည်းပါနေတယ်။အဲ့တော့မင်းကပေးတဲ့ပြစ်ဒဏ်မခံဘူးလက်ခံရမှာ။လုံးဝကိုသူမြင်လည်းမမြင်ဘူးကြားလည်းမကြောက်တွေးတော့မတွေးဘူး။အဲ့ဒီအချိန်မှာတမင်းတကအကြောင်းမျိုးမျိုးနဲ့ကိုလာညှိပြီးတော့လေအစွတ်စွဲခံပြီးတော့အဲ့မင်းတန်စိုးတန်တွေသိမ့်တတ်တယ်တဲ့နော်။ကိုလုံးလို့ကျူးလွန်လို့ခံရတာဆိုထားကိုမမားပဲနဲ့ကိုအဲ့လိုဆွတ်ဆွတ်ဆွတ်ဆွတ်ခံရတာကဲဒီတော့အပြစ်ကျူးလုံတော့တော့ကတော့ပော့ပော့ပါပါပဲဒဏ်ပြန်ခံရတဲ့အချိန်ကျတော့သက်သာသလားပင်မန်းလားပင်မန်းတယ်အဲ့ဒါကြောင့်မလို့ဒဏ်မသိအောင်တရီထားရမှာနော်ဒဏ်မသိအောင်တရီထားမယ်ကဲနောက်တစ်ခါဆိုလိုက်ကြအာထာလောက်များဆွေမျိုးများပြက်ပြားတတ်လေသည်အာထာလောက်ညာဆွေမျိုးများပြက်ပြားတတ်လေသည
်
အာထာလောက်တဲ့ဆွေမျိုးတွေလည်းဗာဖြစ်တတ်ပြက်စည်းတတ်တယ်တဲ့တချို့တွေများလေအဲသူမရှိတာကိုယ်ဆွေမျိုးအကိုရမယ်ဆွေမျိုးကပေသွားပြီပေသွားတော့ဗာပြောနေအေးသူမရှိတာငါလက်မောက်တစ်ဖက်ပြုတ်သွားတယ်လို့ပဲဒါလို့ပြောင်းသွားလောက်တဲ့အာကိုရတဲ့ဆွေမျိုးတွေဟိုကတယောက်သေးလိုက်ဒီကတယောက်သေးလိုက်နောက်ဆုံးကိုယ်တယောက်တည်းဘသူမှအာကိုလို့မရလူလောကအလဲမှာဒုက္ခအဲ့ဒီလိုမျိုးတွေကြုံတတ်တယ်တဲ့နော်အဲ့ဒါအကျိုးပေးတဲ့အချိန်ကျမှအကြောင်းပြန်ရှာရင်နောက်မကြောက်လားနောက်ကြတယ်ဓာတ်မသိအောင်ကတမရလောက်မှလားကိုရှောင်ရမှလားကိုရှောင်ရမှကဲဆိုလိုက်ဥစ္စာပစ္စည
်း
ပုတ်ဆွေးပြီ
း
ပျက်စီးတတ်လေသည
်
ဥစ္စာပစ္စည
်း
ပုတ်ဆွေးပြီ
း
ပစ္စည်းဓာတ်လေသည
်
မိမိတို့ပိုင်တဲ့ဥစ္စာပစ္စည်းတွေကပုတ်ဆွေးပြီးတော့ပစ္စည်းဓာတ်တယ်ပုတ်ဆွေးတယ်ဆိုတာဟိုပုတ်သွားတာမျိုးတကယ်ပြောတာမဟုတ်ဘူးဆိုတော့ရွှေကနေမီးတွေကဖြစ်သွားတယ်သုံးလို့မရတော့အဲ့ဒါပုတ်တယ်လည်းအတူတူပဲเนาะပုတ်ရင်သုံးမရတယ်လို့ပဲသုံးလို့မရတော့လေယာဉ်မြေတွေစိုက်ထားတယ်စပားတွေရကန်ဒီကံမှာမိုးတွေရွာလိုက်တာခွန်ရက်ခွန်လီမသိလို့တသိမှမရလိုက်ဘူးအဲ့ဒါလိုပစ္စည်းဓာတ်တွေမျိုးเนาะဒီလိုမျိုးဒီလိုမျိုးဥစ္စာပစ္စည်းတွေပေါင်းမရလောက်အောင်ပစ္စည်းတာမျိုးတွေဖြစ်တတ်ပါတယ်တဲ့ဘသူမှလာလောက်တာမဟုတ်ကိုယ်ကံနဲ့ကိုဖြစ်တာနော်ကဲနောက်တစ်ခုဆိုလိုက်ကြပဂတိမီမိုးချုံမီအိမ်မီလောင်တတ်သည
်
ပဂတိမီမိုးချုံမီအိမ်မီလောင်တတ်သည
်
ပဂတိမီကတနည်းကိုနှစ်ခါလောက်လောင်တတ်တယ်နော်ပဂရမီကလည်းတနည်းကိုနှစ်ခါလောက်လောင်တတ်တယ်မိုးချိုးမှန်ပြီးတော့လည်းအိမ်ထမီးလောင်တာလေးဖြစ်တတ်တယ်ဖျောင်းတိုင်းမီးထမင်းဟင်းချက်တဲ့မီး เนี่ยเสจโจวายาก็ซะပြီးတော့မိတွေလောင်ပြီးတော့မကြာခဏဒုက္ခတွေရောက်တတ်တယ်တဲ့ဓမ္မနပါ10ပါအဲ့ဒါဘာဖြစ်လို့မပြင်းမာသိင်းတဲ့ပုံကိုယ်တွေကိုပြင်းမာပြီလို့တဲ့เนาะအဲ့တော့မပြင်းမာသိင်းတဲ့ပုံကိုယ်တွေကိုပြင်းမာရင်ဓမ္မထားသိင်းတဲ့ပုံကိုယ်တွေကိုဒန်ထားရင်ဓမ္မနပါ10ပါတဲ့เนาะကဲဒါလေးကိုဟောရင်းနဲ့ပြောเสียရှိလို့ဟောတယ်လို့ပဲမှတ်ပါเนาะဘာဖြစ်လို့ပြောเสียရှိလို့ဟောတယ်လို့မှတ်ရတာလဲဆိုရင်ဘုန်းကြီးတို့မနေ့ကတုန်းကရခိုင်ပြည်နယ်မှာဘာသာရေးဆန်တဲ့ပฏิပက္ခတွေမဖြစ်ခဲ့ဘူးလားဖြစ်ခဲ့ရခိုင်ပြည်တော်ပဲလေမိထီလာမိထီလာပြီးတော့လာရှိုးအဲ့ဒီကနေဟိုးရခိုင်ဘက်တန်တွဲတို့တဲကိုဇီကုန်းတို့စသည်ဖြင့်ပေါ့တော်တော်များများနေရာတွေကူးဆက်သွားတယ်အဲ့ကိုဆက်သွားတော့ပထမတော့လည်းပဲတာမန်အခြေခံဘာသာရေးအခြေခံနဲ့ပြဿနာလို့ထင်ပေမဲ့လို့နောက်တစ်ပြေးပြေးကြာလာတော့ဘာသာခြားတို့ရဲ့နေချက်သိမ့်ပိုက်မဲ့အစီအစဉ်ဆိုတာလေးပေါ်လာတယ်ဆိုပါတော့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဇာတ်လေးတစ်ခုထွက်လာတယ်အဲ့မှာတည်င်းလူမျိုးတုံးတက်ဖြတ်တယ်ဆိုတာဘာလို့ပြောတာလဲဗုဒ္ဓဘာသာတွေလူများစုကနေလူနည်းစုအစ္စလာမ်တွေကိုတတ်ဖြတ်တယ်ဒီလိုအဓိပ္ပာယ်လို့ပြောတာအဲ့ဒါဘယ်အချိန်မှာထွက်လာလဲဆိုတော့မိထီလာပฏิပက္ခဖြစ်တဲ့အချိန်မှာတော့မိထီလာပฏิပက္ခဘာကြောင့်ဖြစ်တာလဲမိထီလာမှာယဉ်ကျေးမှုသင်တဲ့အတွက်စာအုပ်လာဝယ်တဲ့ဘုန်းကြီးတစ်ပါးကိုဆိုင်ကဲနောက်ကျောကခွာထိုင်လိုက်တာဓာတ်နဲ့ခုတ်တယ်အစ္စလာမ်တွေကဓာတ်နဲ့ခုတ်တော့ရှေ့ကိုဖက်ထားရင်လည်းဘယ်လိုမှယက်တည်လို့မရပက်လက်လန်နဲ့ကြာရောဘုန်းကြီးကတကားကိုပြောတယ်အဲ့တကားနာမည်လည်းဗမာပြင်မဲ့ကလားလို့ခေါ်တယ်ဟဲ့ကလားတဲ့မင်းပြေးတော့တဲ့ငါငှားထားခဲ့တော့မရတော့ဘူးတဲ့အဲ့တော့ဟိုကလားကလည်းဆိုင်ကယ်လှည့်ပြေးရောအဲ့လိုပြေးလိုက်တဲ့အချိန်မှာကလားဆိုတော့ဒီကလားမလို့သူ့လွတ်တယ်လားမသိဘူးဒါနဲ့သူ့ဆိုင်ကယ်မှာလည်းဒါ၄၅ချက်ထိတယ်လို့ပြောပါတယ်အဲ့ဒီဘုန်းကြီးကိုတရွတ်တိုက်ဆွဲခေါ်သွားပြီးတော့ပလီထဲမှာအရှင်လက်လက်မိရှုဆေးရုံရောက်မှပြန်တော်မူတာအဲ့ဒါမိရသင်္ကန်းကောင်းအောင်တော့လောင်ပြသွားပြီဆိုတော့စဉ်းစားကြည့်ပေါ့မပူလားပူမလားဗုဒ္ဓဘာသာတွေကကောင်းပေါ်မှာထားကိုကိုွယ်တဲ့ဘုန်းကြီးเนาะရှ िख ိုးတဲ့ဆိုတာကိုကောင်းပေါ်တင်တာနဲ့အတူတူပဲဒါကိုလောက်ရင်ဗုဒ္ဓဘာသာတွေမခံနိုင်ဘူးဆိုတာသူတို့သိတယ်အဲ့တော့အဲ့ဒါလို့ဖြစ်စေခြင်းလို့ကိုတမင်လောက်တာလောက်လိုက်တဲ့အခါဗုဒ္ဓဘာသာတွေကဒီတင်းနဲ့ကြားလဲကြားအောင်ချဟာဆိုပြီးတော့ဖြစ်တော့လူများစုကလူနည်းစုအနိုင်ကျင့်တယ်လူမျိုးတုံးတက်ဖြတ်နေပါတယ်ဒီလိုပြောတယ်အမှန်တကယ်လူမျိုးတုံးတက်ဖြတ်တာကလူများစုကလူနည်းစုအနိုင်ကျင့်တာကမောင်တော်ခရိုင်မောင်တော်ခိုင်မှာဗုဒ္ဓဘာသာဝင်က300နှုန်းပဲရှိပါတယ်တရားမှာ3ယောက်အစ္စလမ်က96ယောက်ရှိပါတယ်ခရိယန်နဲ့ဟိန္ဒူကတရားမှာ1ယောက်ရှိပါတယ်အဲ့တော့ယန်နှုန်းတရားမှာဗုဒ္ဓဘာသာ3ယောက်ပဲရှိတော့အဲ့ဒီလူနည်းစုကိုအစ္စလမ်လူများစုကမျိုးတုံးတတ်တယ်ရခိုင်နေအပြေးကောင်းလို့နည်းနည်းကြံတာအဲ့ဒီတည်င်းကိုကဘာဖြတ်မှာဆိုတော့ဒီတည်င်းမပြန့်ခင်ဆိုပြီးတော့မိဋ္ဌိတံမှာဗုဒ္ဓဘာသာအများစုကအစ္စလမ်တွေကိုတတ်ပါတယ်လို့ဖြစ်အောင်ဒီတမင်တကာပါလုပ်လိုက်တာဖန်တီးလိုက်အဲ့တော့မိထီလာရခိုင်ရခိုင်ဖြစ်တော့ကဘုန်းကြီးတို့ဘာမှမပြောသေးဘူးတာမန်ပฏิပက္ခပဲထင်တာမိထီလာရခိုင်ဖြစ်တော့မှဒါဟာတတ်သက်ကိုလောက်ကျန်တာကိုအဲ့တော့အဲ့ဒီလောက်ကျန်မှုရဲ့နောက်ွယ်မှာဟောနောက်လာရှိတို့ဘာတို့ဒီပြည့်နေရဲအများကြီးပေါ့ငကိုတွေကဘုန်းကြီးတို့ဖတ်ဖို့မှတ်ဖို့တယ်အစ္စလမ်တို့ရဲ့မြန်မာပြည်မှာဗုဒ္ဓဘာသာတွေကိုတိမ့်ပိုက်ဖို့မြမမြေကိုသူတို့မြေလုပ်ဖို့အစီအစဉ်နေဘာဖို့မှဘုရားတဲ့စာဥစ္စာတဲ့အများကြီးရှိတယ်အဲ့ဒါတွေဖိုင်ရင်းနဲ့ဒါလေးတွေပြန်ပေါ်လာတော့ဟဲ့ဒီတိုင်းမိမိရော့ရော့နေရင်တို့ဘာသာဝင်တွေဒီလိုနဲ့ကုန်ကြလိမ့်မယ်အဲ့တော့တို့ဘာသာဝင်တွေသတိပေးမှာဆိုတော့ဘုန်းကြီးတို့အမျိုးဘာသာသာသနာစောင့်ရှောက်ရေးတရားတွေဟောပါတယ်အဲ့တရားတွေဟောရင်းနဲ့ဘာလေးတစ်ခုအတရိယလဲဆိုတော့ဘုရားဘာသာဝင်တွေလည်းများသောအားဖြင့်ကောက်ရိုးမိလို့ပဲဘုံကနေတောက်ပြီးရင်ဘာဖြစ်သွားငြိမ်သွားတယ်နော်ဟောကာဇဟောကာဇတုံးကလေဟုတ်တယ်နောက်ပြီးတော့ဟင်းအင်းကြောင်းသွားပြီနော်မဟုတ်ဘူးလို့ပြောတာမဟုတ်ဘူးမလိုက်နိုင်တော့ဘူးပြောတာအဲ့တော့ဘုရားဘာသာတွေကအဲ့ဒီလိုမျိုးကောက်ရိုးမိလို့ဟောကနေထားတောက်ပြီးတော့ပြန်ပြန်ငြိမ်သွားတော့ဒီပုံစံနဲ့ဆိုလို့ရှိရင်တော့မြန်မာပြည်ဟာပြိမ့်မကြခင်အတွင်းမှာဘာသာကြားတိုင်းပြည်ဖြစ်တော့မယ်အဲ့တော့တို့ဗုဒ္ဓဘာသာတွေကို ဥပဒေနဲ့အကာအကွယ်တောင်းဆိုမှဖြစ်မယ်အဲ့တော့ဘုန်းကြီးတို့ကဥပဒေပညာရှင်တွေကိုချင့်ကပ်တရားကြီးတို့ဘာသာခြားတဲ့မြန်မာပြည်တွင်းမှာရှိတဲ့ဥပဒေဗုဒ္ဓဘာသာတွေအတွက်မြန်မာပြည်တွင်းမှာရှိတဲ့ဥပဒေအဲ့ဒါတွေကိုကြည့်ပြီးတော့သူတို့ကိုလည်းမထိခိုက်အောင်ဗုဒ္ဓဘာသာတွေကိုကာကွယ်နိုင်တဲ့ကာကွယ်ရေးဥပဒေလေးတွေဆွဲပေးတယ်မှာသွားပြီးမေတ္တာရက်ခံတစ်ကြိမ်မဆွဲပေးဘူးနှစ်ကြိမ်မဆွဲပေးဘူးသုံးကြိမ်ကြာမှသူတို့ဆွဲပေးတယ်ဆွဲပေးတော့လည်းပဲကြာကြာနာနာဆွဲပေးပါတယ်အဲ့ဒီမှာဘုန်းကြီးတို့လေ့လာရတာဒီမျိုးဆောင်ဥပဒေနဲ့ပတ်သက်လို့ဘုန်းကြီးပြောမလို့နော်မျိုးဆောင်ဥပဒေအမျိုးဆိုတာတိုင်းရင်းသား135မျိုးပြောတာမြန်မာပြည်မှာတိုင်းရင်းသားဘယ်လောက်ရှိလဲရှမ်းကချင်ကရင်ကယားမော်မြန်မာရခိုင်စသည်ဖြင့်တရားတော်ရှင်မျိုးကိုမျိုးပဲရှိတာနော်အဲ့ဒီကမျိုးပွားတွေနဲ့တွေ့ကြည့်လိုက်ရင်ဘာဖြစ်သွားလဲ135မျိုးအဲ့ဒီ135မျိုးတော့တိုင်းရင်းသားဘာသာသာသနာဆိုတော့ဗုဒ္ဓဘာသာဗုဒ္ဓသာသနာပြောတာအဲ့ဒါကိုကာကွယ်စောင့်ရှောက်တဲ့ဗါလဲဥပဒေဟာအရှင်ဘုရားဗုဒ္ဓဘာသာနဲ့ကာကွယ်တယ်တခြားဘာသာဘာဖြစ်လို့မကာကွယ်တာလဲမေးရရှိတယ်နော်ကဲမြန်မာပြည်မှာအင်္ဂလိပ်ခေတ်တည်းကအင်္ဂလိပ်တွေက OCP ရေးဆွဲပေးခဲ့တယ်။အစ္စလမ်ကိုကာကွယ်တဲ့ဥပဒေဆွဲပြီးသားရှိတယ်။ခရစ်ယာန်ကိုကာကွယ်တဲ့ဥပဒေဆွဲပြီးသားရှိတယ်။ဘာဖြစ်လို့လဲ။ခရစ်ယာန်သူတို့ခေါ်လာတာလေအင်္ဂလိပ်က။အစ္စလမ်သူတို့ခေါ်လာတာလေအင်္ဂလိပ်က။နောက်တစ်ခါဟိန္ဒူကိုကာကွယ်တဲ့ဥပဒေရှိပြီးသား။ဘာဖြစ်လို့လဲဟိန္ဒူသူတို့ခေါ်ခဲ့တာ။အဲ့တော့အိန္ဒိယနိုင်ငံဥပဒေနဲ့လည်းသူတို့ကဟိန္ဒူတွေကယူတယ်။အဲ့လိုအိန္ဒိယဥပဒေနဲ့လည်းသူတို့ကကျင့်သုံးတယ်ကြည့်တော့ဘုန်းကြီးပြောကျင်တာကအစ္စလမ်ကသူ့ဘာသာကိုကာကွယ်တဲ့ဥပဒေဘယ်လိုထောက်တာလဲအစ္စလမ်ဒီအစ္စလမ်မဟုတ်သူနဲ့လက်ထပ်ခွင့်မရှိအစ္စလမ်ချင်းသာလက်ထပ်ရမယ်ကဲသူ့ထဲကပဲ့စရာအကြောင်းရှိသေးလားသူ့ကိုယ်သူကာကွယ်ထားတာနော်အဲ့ဒါကိုဟုတ်ပါတယ်ကောင်းပါတယ်ဆိုပြီးတော့မြန်မာအစိုးရလက်ခံထားနော်ခရိယံဒီခရိယံချင်းလက်ထပ်ရမည်ခရိယံမဟုတ်သူနဲ့လက်ထပ်နိုင်သည်သို့တော့ချတ်မှာသို့မဟုတ်ရင်ခရိယံသာသနာကနေပြီးတော့လက်ထပ်ခွင့်ပြုတ်ထားတဲ့ပုဂ္ဂိုလ်ထံမှာပဲလက်ထပ်ပြောချင်တာကချတ်မှာလက်ထပ်ဆိုရင်ခရိယံနဲ့ဝင်ရတယ်နော်အဲ့တော့ခရိယံကလည်းအဲ့ဒါလို့သူတို့လူထွက်မသွားအောင်လို့ကားတယ်အစ္စလမ်ကလည်းကားတယ်ဟိန္ဒူကလည်းဟိန္ဒူသည်ဟိန္ဒူချင်းလက်ထပ်မည်ဟိန္ဒူချင်းတော်မှာဇတ်တူချင်းပဲလက်ထပ်ခတ္တိယခတ္တိယချင်းဗျမနဗျမနချင်းဝတ္တဝတ္တချင်းမင်းမျိုးမင်းမျိုးချင်းပုံနာမျိုးပုံနာမျိုးချင်းကုံတဲချင်းကုံတဲမျိုးချင်းသူစင်းရဲ့သူစင်းရဲ့မျိုးချင်းအဲ့ဒီလိုဇတ်အဆင့်တိုင်းတိုင်းလက်ထပ်ကြည့်ဒါကမြန်မာပြည်မှာဘာသာကြီး၄ဘာသာရှိတဲ့တက္ကံနဲ့၃ဘာသာပြီးသူတို့ကိုယ်သူတို့ကာကွယ်မထောက်လက်ထားလားဗုဒ္ဓဘာသာကိုကာကွယ်တဲ့ဥပဒေပေးပါကာကွယ်တဲ့ဥပဒေပြပါဆိုတော့မရှိဘူးဟိုဘက်မှာအိမ်သုံးလုံးကခြံစည်းရိုးခတ်ထားတယ်ဒီအိမ်တစ်လုံးကဒလဟာဖြစ်နေတခါတွေ့ကြည့်ရင်ရှက်ဖို့တော်တော်ကောင်းနေနော်အဲ့ဒီလိုပြတ်ထန်းပြီးတော့ဒီဗုဒ္ဓဘာသာမှာဥပဒေကာကွယ်ပေးတာမရှိဘူးလို့ကဘာကသိရင်ငါအားတွေငါတုံးတွေမြန်မာတွေအဲ့လိုပြောမှာကိုမှသူတို့ကိုသူတို့လုံအောင်ထိန်းထားတယ်ကိုလူကြတော့မထိန်းဘူးဒီလောက်တော့ညံ့လားအားလားတုံးလားဒီလိုပြောမှာဗုဒ္ဓဘာသာကာကွယ်တဲ့ဥပဒေမရှိဘူးအဲ့ဗုဒ္ဓဘာသာကာကွယ်တဲ့ဥပဒေတခါကြီးတို့ရေးဆွဲပေးအဲ့လိုရေးဆွဲပေးဆိုတော့အခုမျိုးဆောင်ဥပဒေရေးဆွဲပေးတယ်မျိုးဆောင်ဥပဒေ၄ချက်ပါတယ်ခွန်ကြီးအချင်းချုပ်ရှင်းပြမှာနော်မျိုးဆောင်ဥပဒေဘယ်နှချက်နံပါတ်၁ကညီသူမဆိုးလွတ်လပ်စွာဘာသာကိုပြောင်းကိုကွယ်ခွင့်ရှိသည်ကဲအဲ့ဒီမျိုးဆောင်ဥပဒေကိုပဲလူအခွင့်ရေးနဲ့မကိုက်ဘူးဆိုပြီးတော့ကန့်ကွက်တယ်ဘယ်သူကန့်ကွက်တယ်ဆိုတာအလုံးတကာတကမတွေကြားဘူးမယ်နော်အေးလူတို့ရဲ့ခေါင်းဆောင်လို့တတ်မှတ်ထားတဲ့ပုဂ္ဂိုလ်စတင်ကန့်ကွက်တယ်လူအခွင့်ရေးနဲ့မကိုက်လို့တဲ့လူအခွင့်ရေးနဲ့မကိုက်လို့ကန့်ကွက်ခြင်းဆိုရင်အစ္စလမ်ဟိန္ဒူခရစ်ယာန်ဥပဒေအရင်ဆုံးဖြစ်မှာနော်အဲ့ဒါကအရင်ချိုးပေါက်မထောက်လဲချိုးပေါက်တာလဲဘယ်တော့မှချိုးပေါက်တာအင်္ဂလိပ်ခေတ်ကအဲ့ဒါကြီးကိုမြန်မာပြည်မှာလက်ခံထားတယ်အခုဗုဒ္ဓဘာသာကမျိုးဆောင်ဥပဒေလောက်တော့မှလူအခွင့်ရေးနဲ့မကိုက်ဘူးဆိုတော့ဒီစကားပြောတင်လားမပြောတင်လားဘာဖြစ်လို့လဲ ဟိုမှာသူတို့မှာရှိလို့ကိုကဘာသာရေးတန်းလို့ဝင်မတောင်းတာနော်ဘာမှအဲ့ဒီဘာသာတွေတဲ့ကြောပြီးတော့ဘယ်လိုဘာလို့တောင်းတာမရှိဘူးသူတို့မှာသူတို့ဘာသာချင်းလက်ထပ်လုပ်ပြီးသားအကွက်တကြအကုတ်စနစ်တကြပိတ်ပြီးသားဆုပ်ပြီးသားကပြီးသားဘယ်လက်နဲ့ဝင်နိုင်နိုင်မရဘူးအဲ့ဒီဥပဒေရှိတဲ့အတွက်ဗိမာအစ္စလာမ်မာလေးကိုဗမာတယောက်ကယူတယ်ချက်ချင်းတရားရုံးမှာတရားဆွဲတာသူတို့ဥပဒေကမယူရပါဘူးတဲ့ဗမာထောင်ကြတော့မယ်လေဗုဒ္ဓဘာသာမိန်းကလေးကိုအစ္စလာမ်ခေါ်သွားလို့ဘသူတရားဆွဲဘသူမှမဆွဲဘူးနော်ဘသူမှမဆွဲဘူးဥပဒေလည်းမယူဆွဲလို့လည်းမရဘူးသူတို့ကဥပဒေရှိတယ်ဆွဲတယ်အဲ့ဒီမှာအစ္စလာမ်မာလေးကဘာပြောလဲဆိုတော့ကျမကိုယ်တိုင်ဗုဒ္ဓတရားတွေလေ့လာပြီးတော့ဗုဒ္ဓဘာသာပြခံယူပြီးတဲ့အတွက်ကျမကိုအစ္စလာမ်ဥပဒေနဲ့ချုပ်ကင်လို့မရပါဘူးကျမဗုဒ္ဓဘာသာဖြစ်သွားပါပြီအဲ့လိုပြောလို့ဟိုကောင်လေးထောင်မကြဘူးငါ့မွေဟိုကောင်လေးထောင်ကြလို့ရတယ်နော်အဲ့တော့သူတို့မှအကာအကွယ်ရှိတယ်ကို့မှအကာအကွယ်မရှိဘူးဗမာတွေတော်နေလားညံ့နေလားညံ့နေတယ်နော်ကဲထားအဲ့တော့ဘောကြီးတို့အခုလုတ်တဲ့ဥပဒေကမြည်သူမစိုးလွတ်လပ်စွာဘာသာကိုပြောင်းကိုကောခွင့်ရှိပြီးသို့တော့တရားဝင်မှတ်ပုံတင်နဲ့ကိုးပြောင်းရမယ်တိတ်တိတ်ခိုးပြီးဟိုလိုဒီလိုဒီလိုမျိုးမလုပ်နိုင်လို့ပြောတာနော်တရားဝင်မှတ်ပုံတင်နဲ့ဒီဘာသာမကိုးကွယ်ခြင်းဟိုဘာသာပြောင်းကိုဗုဒ္ဓဘာသာနဲ့တခြားဘာသာပြောင်းလို့ရတယ်တခြားဘာသာနဲ့ဗုဒ္ဓဘာသာပြောင်းလို့ရတယ်ကြိုက်တယ်လို့ကိုးကွယ်လို့ရဒါမင်းနဲ့ပွင့်ပွင့်လင်းလင်းပဲမှတ်ပုံတင်မပြောင်းတခါလည်းပြောင်းဘာဖြစ်လို့ဒီလိုလုပ်တာလဲအခုဘုန်းကြီးเจ้าတွေမှာဘုန်းကြီးလာဝတ်ဟုတ်ပါသားဘယ်လိုဖြစ်လို့ပါညာလိုဖြစ်လို့ပါဘုန်းကြီးကလည်းငကိုတဲ့ကတက္ကဒကမဆိုလို့ရှိရင်ကရုဏာထားပြီးသားဖြစ်တော့အေးအေးကဲတင်ငန်းဝှစ်ချင်ဝှစ်ပေးလိုက်အဲ့မှာဘုန်းကြီးတွေရဲ့အာနေချက်ဘုန်းကြီးနဲ့နွယ်တဲ့တက္ကဒကမတွေရဲ့အာနေချက်အဲ့ဒါတွေလည်းအကုန်သိလဲသိရောသူ့ထက်ပြန်ရောက်သွားပါဗျာပြီးရင်စီမံကိန်းတွေချပြီးဗုဒ္ဓဘာသာတွေကဘယ်လိုရှိတယ်ဘယ်လိုတိုက်ရင်ပြုတ်တယ်ဟောခိုးကြောင့်ခိုးဝဲဝင်လာပြီးတော့ခိုးကြောင့်ခိုးဝဲပြန်ထွက်သွားတယ်အဲ့လိုဘာသာတစ်ခုတစ်ခုသတ်ရှုံပြီးတော့လုံးလို့မရအောင်တရားဝင်လွတ်လွတ်လပ်လပ်ပါတော့ကိုပြောင်းကိုကွယ်မပြောင်းတဲ့လို့မပြောင်းတော့လူတိုင်းလွတ်လပ်စွာကိုကွယ်ခွင့်ရှိတယ်လွတ်လပ်စွာကိုကွယ်ခွင့်ရှိကိုကြိုက်တာကိုကြိုက်တယ်လို့ကိုကွယ်ရတယ်တစ်ခုတော့ရှိတယ်ကိုကွယ်တဲ့ဘာသာကိုတရားဝင်ပြက်ပြက်သားသားနမောရင်အဲ့ဒီထောက်လန်းရင်လုပ်ပြီးတော့အာနေချက်တွေရှာသူတို့စိတ်ကဘယ်လိုအာနေချက်ရှိတယ်ဘယ်လိုလုပ်ရင်တော့ပြုတ်တယ်အဲ့ဒီလိုမျိုးတွေသူတို့စီမီသူတို့မှဒီအချက်တွေရသွားပြီဆိုရင်ဟိုမှာအချက်လက်တွေလဲစူဆောင်းလို့စုံပြီလဲဆိုရောတခါတည်း view ဟာတွေချမှတ်ပြီးလုပ်တော့တာပဲအဲ့တော့ဒါလုပ်လို့မရအောင်နံပါတ်1ဥပဒေဆွဲတယ်အဲ့ဒါသူများကိုစော်ကားတာလားကို့ဘာသာကိုကာကွယ်တာလားဘယ်သူမှသွားစော်ကားတာမပါဘူးเนาะဒီနံပါတ်2ဤသူမဆိုမြန်မာဆိုတာဗမာပြောတာမဟုတ်ဘူးเนาะမြန်မာဆိုတာဘလောက်လဲ135မျိုးမြန်မာဗုဒ္ဓဘာသာမိန်းကလေးကိုလက်ခံပြီသူသည်တရားဝင်ဗုဒ္ဓဘာသာဖြစ်ရမည်ဤသူမဆိုမြန်မာဗုဒ္ဓဘာသာမိန်းကလေးကိုလက်ခံပြီသူသည်တရားဝင်ဗုဒ္ဓဘာသာဖြစ်ရမည်နော်ကဲအဲ့ဒီဥပဒေကမိန်းကလေးကိုချုပ်ချယ်တာလားယောက်ျားလေးအရေးချင်းသတ်မှတ်တာလားပြောယောက်ျားလေးအရေးချင်းသတ်မှတ်တာနော်ငါသမီးယူမဲ့လူကတိုက်တလုံးနဲ့ကားတစ်စီးထည့်တင်ရမယ်နော်ရောက်ခမပြောတာလေသမီးရှင်ကပြောတယ်အဲ့ဒါလိုပြောသလိုပဲတို့ဗုဒ္ဓဘာသာမိန်းကလေးကိုယူမဲ့လူသည်အရေးသွင်းအဖြစ်ဗုဒ္ဓဘာသာဖြစ်ရမယ်အဲ့တော့မိန်းကလေးတွေကိုချုပ်ချယ်နေတာလားယောက်ျားလေးအရေးသွင်းသတ်မှတ်တာလားယောက်ျားလေးအရေးသွင်းသတ်မှတ်တာနော်အဲ့ယောက်ျားလေးအရေးသွင်းသတ်မှတ်လိုက်ချင်းတယ်ဘယ်နည်းမိန်းကလေးကိုကာကွယ်ပေးတာပဲရှင်းရှင်းပြောရင်မိန်းကလေးကိုချုပ်ချင်တာမဟုတ်ဘူးတော့ဒီဥပဒေကတာကွယ်ပေးတာအဲ့ဒါလို့တမ်းမလိုက်တဲ့အတွက်ကဲအစ္စလမ်ဗုဒ္ဓဘာသာမိန်းကလေးလိုချင်ရင်ဘာလုပ်ရအောင်သူဗုဒ္ဓဘာသာနဲ့ပြောင်းတော့သူပြောင်းရင်ယူမပြောင်းရင်မယူနဲ့ဟာဒီလိုဆိုအရှင်ဘုရားဘာထူးလဲဗုဒ္ဓဘာသာမိန်းကလေးချုပ်ချင်ရမရောက်ဘူးလားမရောက်ပါဘူးဗုဒ္ဓဘာသာမိန်းကလေးတယောက်ကလည်းအဲ့ဒီအစ္စလမ်ရမှာအသက်ရှင်မယ်မရရင်ပြေမှာသူ့ကိုပဲယူမယ်တပြည့်လူမယူနိုင်ပါဘူးဆိုရင်ဗုဒ္ဓဘာသာကနေအစ္စလမ်ဘာသာနဲ့ပြောင်းပြီးတော့လက်ထပ်လို့မရဘူးလေရတယ်ဒီဥပဒေနဲ့ဘာမှတရားစွဲလို့မရဘူးနော်ကိုလွတ်လပ်တဲ့ယူလို့ရပါတယ်မရဘူးလို့ပြောတာမဟုတ်အဲ့ဒါကိုခက်ခနန္ဒမသိတော့လူခွင့်ရေးချိုးဖောက်တယ်ထအော်တာအဲ့လူခွင့်ရေးချိုးဖောက်တယ်ပြောတဲ့ပုံပုံတွေကိုတိုင်လူခွင့်ရေးကိုနားလဲသလားဘာဖြစ်လို့လဲဘာသာရေးမှာသူတို့မကျွမ်းကျင်ပဲနဲ့ဝင်ပြောတာဒီသူ့ခွင့်ရေးရှိသလားနော်တစ်ချက် ကိုမကျွမ်းကျင်တဲ့နေရာဝင်လို့တာကိုပြီးတော့လူအခွင့်ရေးရဲ့ဘိုးအေလို့ပြောတဲ့အမေရိကန်နိုင်ငံသူ့နိုင်လူအခွင့်ရေးနဲ့အမျိုးသားရေးမှာဘုန်းကြီးတို့တက္ကသမားတွေအဖြစ်ပေးပါဘယ်အရေးကနံပါတ်1အမျိုးသားရေးနံပါတ်1တော့အဲလူအခွင့်ရေးအော်နေတဲ့အမေရိကန်နိုင်ငံကျူဘာနာပြည်နယ်ပြင်မှာသူတို့အချင်းတော်ကြီးလုပ်ထားတယ်သူ့နိုင်ငံနဲ့ဝင်ပြီးတော့ပေါက်ခွဲရေးလုပ်မဲ့လူတွေတိတိကျကျလည်းစစ်လို့မေးလို့မရဘူးလုပ်မယ်လို့လည်းသိနေတယ်သူတို့ကလည်းတိတ်ကြွန့်ကျင်တယ်အဲ့လူတွေဖမ်းလိုက်တယ်အဲ့ထဲထည့်ထားလိုက်တယ်ဘာမှစစ်စရာမလုပ်မေးကြလို့သွားအဲ့ထဲမှာ10နှစ်ကြာကြမယ်နှစ်နဲ့ဆက်ကြာကြပေတဲ့ထီလည်းကြာကြမယ်စစ်ချင်တဲ့စစ်မယ်မစစ်ချင်တဲ့မစစ်ဘူးကဲအဲ့ဒါတော့လူခွင့်ရေးချိုးဖောက်တာရှိသေးလားတကယ်ချိုးဖောက်တယ်နော်အဲ့ဒီလူခွင့်ရေးချိုးဖောက်တာဘာဖြစ်လို့လဲသူ့အမျိုးသားရေးကိုထိမှဆိုလို့သူ့နိုင်ငံသားတွေဒုက္ခရောက်မှဆိုလို့အဲ့တော့အမျိုးသားရင်းနဲ့လူ့အခွင့်အရေးမှာဘယ်ဟာနံပါတ်1အဲ့တော့ဘုန်းကြီးတို့နိုင်ငံထဲမှာလူ့အခွင့်အရေးအော်တဲ့လူတွေကလည်းဘာလို့အဓိကကြည့်ရမှာအမျိုးသားရင်းနံပါတ်1လူ့အခွင့်အရေးနံပါတ်2နော်အဲ့ဒါလေးနားလည်ဖို့လိုတယ်နောက်အဲ့လူ့အခွင့်အရေးတို့သူများနိုင်ငံကိုအော်ပေးနေတဲ့ OIC Islamic 58နိုင်ငံရှိသူတို့နိုင်ငံတွေတော့လူ့အခွင့်အရေးဆုံးရှုံးတာမရှိဘူးသူတို့နိုင်ငံထဲမှာသူတို့ဘာသာမိတ်ကလေးဘာသာခြားယူရင်ပေတန်းနဲ့ပြီးရော်လေခဲ့ဘာလို့အုံးလဲဘုန်းကြီးတို့ရှိမှဘာပြစ်တယ်မှမတတ်ဖတ်ပါဘူး။ဘာသာကြားယူရင်ဘာတယ်လဲ။ပေတန်းနဲ့နော်။ပေတန်းလွတ်လပ်ဆောင်တဲ့ကိုယ်ပေါ်ကမရှိဘူးလေ။ဖျားပုံတော့ပါလိုက်ရင်အမိုက်တောင်းနဲ့ထဲခဲ့ပြီးတော့သူတို့နိုင်ငံထဲဝင်ရင်ဆော်ဒီမှာအဲ့ဒီတိုင်းမက္ကာနေရာဆိုလို့ရှိရင်ဘာသာကြားဖြတ်သွားခွင့်တော့မရှိဘူး။ဗမာပြည်မှာဘယ်ဘာသာဝင်မဆိုရွှေတကုံပေါ်တက်လို့ရတယ်နော်။လွတ်လပ်ခွင့်နေမပွားဘူးလားကွာ။အဲ့ဒီနိုင်ငံတွေကဟောကုလသမဂ္ဂတွေးထိုးပေးပြီးလူခွင့်ရေးလူခွင့်ရေးလုံးဝလူခွင့်ရေးမရှိတဲ့နိုင်ငံတွေအဲ့ဒါကိုတန်ရောင်လိုက်ပြီးဗမာပြည်မှာဘာဖြစ်လို့អော်နေကြတာလဲလူခွင့်ရေးអော်နေတဲ့ပုံကိုတွေကသူတို့អော်မဲ့ပုံကိုဟာဘယ်ပုံကိုလဲဆိုတော့တစ်ချက်ကြည့်ဖို့လိုတယ်เนาะအခုဘုန်းကြီးတွေဆွဲနေတာဟာဗုဒ္ဓဘာသာတွေကိုဒုက္ခရအောင်ညစ်မယ်ဆိုပြီးဆွဲတာလားဗုဒ္ဓသာသနာနဲ့ဗုဒ္ဓဘာသာလူမျိုးတွေကိုကာကွယ်ဖို့လုပ်တာလားကာကွယ်ဖို့မပြောက်ွယ်စေခြင်းလို့လုပ်တာเนาะရှင်ထဲကစေတနာကိုကြည့်ဖြစ်လို့ပြည့်စည်တကူမှမပါဘူးအဲ့တော့ဘာဖြစ်လို့ဒီဥပဒေဆွဲတာလဲနံပါတ်1ဥပဒေအခုဗုဒ္ဓဘာသာမိန်းကလေးတွေဘာသာကြားနဲ့ယူတယ်အာတပည့်တော်ဘာသာလဲကြောက်ပြီးမယူနိုင်ဘူးပြန်လွတ်လပ်လပ်ကိုဗုဒ္ဓဘာသာဘွားနဲ့ပဲယူမယ်ယူလေယူကြည့်လိုက်ဘာဖြစ်လာလဲသူတို့ဥပဒေကသူတို့ဘာသာဝင်ခြင်းလက်ထက်မှာပါလေတရားဝင်တယ်တရားဝင်တယ်ဆိုတော့ဗုဒ္ဓဘာသာမိန်းကလေးသူတို့ယူလို့ရှိရင်ဘာဖြစ်သွားလဲတရားမဝင်ဖြစ်သွားတယ်တရားမဝင်ဖြစ်တဲ့အတွက်တရားဝင်အောင်နေဒုဘာသာတဲ့ဝင်ဆိုမဝင်အောင်လည်းဝင်ရတာဩအဲ့တော့စောစောတည်းကဘာသာပြောင်းပြီးယူလိုက်ရင်မကောင်းတာကောင်းလား။ကောင်းတယ်လေ။ကြိုက်ရင်ယူလိုက်ဘာသာပြောင်းပြီးတော့အဲ့ဒါလို့မဟုတ်လေသူတို့စီရောက်လို့ရှိရင်သူတို့ဘာသာလည်းပြောင်းဝင်အဲ့ဒီမှာသူတို့ဘာသာလည်းပြောင်းဆိုလို့ရှိရင်ပါလို့လေရွှေရကုံမဟာမြတ်မုနိဘုရားပုံခင်းထားတာမင်္ဂလာမောင်နှံကအဲ့ပေါ်ရှောက်ရမှာနော်ခင်းထားတယ်ဘုရားပုံကအောက်ကအပေါ်ရှောက်တော့အဲ့လိုရှောက်ပြီးရင်အဲ့မိတ်ကလေးကိုပြန်ပြီးအဲ့ဖရာပုံလှန်ပြလိုက်တယ်။နေဒီဘွားဖြတ်သွားပြီးပြီနော်။နေဖရာနေနေပြီးသွားပြီ။နေဟိုဘာသာမဟုတ်တော့ဘူး။ပြန်လှည့်လို့မရတော့ဘူး။အဲ့ပုံစံလုပ်ပြလိုက်တာ။အဲ့တော့ဗုဒ္ဓဘာသာမိတ်ကလေးမနစ်တော့လည်းနစ်လာတယ်။စောစောတည်းကကြိုက်လို့ဘာသာပြောင်းပြီးယူပါမယ်ဆိုပြောင်းနိုင်ရင်အဲ့ပြဿနာမရှိနော်။အခုမပြောင်းမဲယူတဲ့အတွက်ဒီပြဿနာတရားဖြစ်လာ။ကိုဖရာကိုနင်းရတယ်တစ်ချက်။နောက်ပြောတယ်လေနင်းလည်းနင်းဘာသာယူပါ။ငါလည်းငါဘာသာယူပဲ။ဘာသာမတူလည်းလက်ထပ်ပါဖြစ်တယ်။တကယ်တကယ်လည်းအိမ်အောင်ကြပြီလို့ပြောဒုဘာသာတဲ့ဝင်မဝင်နေတရားဝင်မရမဖြစ်ဘူးမရနေပဲကြာလာတော့လည်းသူ့အတိုင်းဝိုင်းထဲမှာလေသူကြွေးတာဆသူ့အိမ်မှာနေသူ့အတိုင်းဝိုင်းကြရတယ်မှာဆိုတော့သူဝိတ္တသူစင်တာဝိဆိုတော့ပါသွားတာလည်းရှိတယ်တချို့တောင့်ခံတာလည်းရှိတယ်ဘာသာရေးပြီးတော့လေလူကြိုက်တော့သာယူလိုက်ရဘာသာရေးနဲ့မဆုံးလို့နိုင်ဘူးဒီလိုမိန်းကလေးတွေရှိတယ်အဲ့လိုမိန်းကလေးတွေဘာဖြစ်သွားလဲဘုန်းကြီးဟောခဲ့ဘူးတာလည်းမုံရမျိုးနေတဲ့ကအလုံးမျိုးလေးကမတ်ဆုဆုလက်ဆိုရင်ပေးသွားရောက်ခမအထီးအမှနှစ်ယောက်ယောက်ျားရဲ့ယောက်မရဲ့လေးယောက်ဝိုင်းပြီးတတ်တာဖယားကိုရီမှန်းပြီးတော့သူတို့အိမ်ပေါ်မှာလစ်ပိုပလင်းလေးနဲ့အုံညွန့်ဆိုင်ပြီးတော့ပူဇော်လို့တဲ့ဆိုပြီးတော့အဲ့ဒါမသိမချင်းပါဇက်ထဲလဲအဝတ်တွေဆို့ထက်တာလောကအတန်ထွက်လို့မရဘူးရိုက်လိုက်တာတဲ့တကောလုံးကျင်းနေပြီးမျိုးမဲမြောင်ရိုက်တာပက်ပက်ဆက်ဆက်နှိမ့်ဆက်ပြီးကံမှလေပင်းညှစ်တတ်လိုက်တယ်ပြီးရောနောက်ပြီးတော့မှသေသွားပြီတဲ့ယောဂန်နဲ့သူတို့ကသူတို့ဘာသာထုံးစံအတိုင်းပဲမတက်ရနေချင်းမြုပ်ဆိုတော့ဟောသွားရှာလို့မရတော့အဲ့မှာမအေဖြစ်သူက แค่งาตะมิเนรุบาตาได้มาเปียงอะเตวอะโดบาตาท้องซันอันใดกูต้วยไปอเมียต้องสุดยันเอปี้ยอสุดกูต้วยไปไล่ตาอะดีนี่ต้วยไปญาจะไม่เอะพ่อนี่ตั้วชอกเด้ရှင်พระเจ้าตะบิตะมิอะตะมิอลางโอท่านลาได้ไปบาพ่อนี่ดิกูเพ็ดไปတော့อลางท่านตั้วเสยยงยောက်တော့ไอ้มาอยู่แม้ซวยนี่ได้ดันยาริยอปะตะแท้มาอวิสัยนี่บาถุยไปดิไอ้4ยောက်ลงโตตะตะจ้วงท่องแหน่ชะไล่เด้ပြောจินน่ะအဲ့ဒီလိုဘာသာမပြောင်းပဲလက်ထပ်လိုက်တဲ့အတွက်မိကလေးမနစ်တော့လည်းနင်းတာလားနော်မဝဝမြင့်သူ့အခွေတွေပါထွက်ပြီးသားနော်ဘာသာမပြောင်းပဲနဲ့ယူလိုက်တဲ့အောင်မလေး तू ကဗုဒ္ဓဘာသာရောင်ဆောင်ထားတာနော်ဗုဒ္ဓဘာသာရောင်ဆောင်တာဖျားသွားလဲလိုက်ဖို့တယ်ကြောင်းသွားလဲလိုက်ဖို့တယ်ဟိုကအဟုတ်တယ်ကိုမှတ်လို့ဒီလူနဲ့ကယူရင်တော့သူ့ဘဝအေးမြပြီပေါ့ဖြီးလို့မိုးပေမဲ့လူအဲ့လိုတွေထင်ပြီးယူလိုက်တာပြီးလည်းပြီးတော့သူ့ဘာသာနဲ့မဝင်လို့ဆိုရိုက်တာပက်ပက်ဆက်ဆက်နောက်ဆုံးနေရွက်မှာရှိတဲ့ငကကိုငါပြန်ပေးဆိုဆောက်ဆွဲတာနေရွက်ပြတ်လို့တွေးတွေထွက်ခံမှပြန်ပြေးရအဲ့တော့အဲ့ဒီကြားထဲမှာလည်းတဲ့သူ့ကိုရိုက်ထားတာလက်ပြီးယူမလားလက်ဝါးယူမလားတကောင်ယူမလားဒိုးယူမလားခြေပြားယူမလားကြိုက်တာပြောအကုန်ပေးလိုက်မှာဟုတ်ကဘေးကလည်းဝိုင်းကြည့်နေတယ်နင့်မိမတနာပါတဲ့ဟဲ့တယောက်ဝင်မပြောဘူးဒီကောင်မဘလောက်ဇွဲကောင်းမလဲဘလောက်ရိုက်ခံနိုင်မလဲတိတ်တိတ်ပြောင်းရမယ်သူကအဲ့လိုမျိုးအဲ့လိုနီးနေဝိုင်းချတော့ဗုဒ္ဓဘာသာမိတ်ကလေးတွေမှာသူ့အတွက်တန်ယိုဖြစ်ရတာနဲ့တို့ဘာသာအတိုင်းပဲရှင်ပြုမယ်နိဗ္ဗာန်တည်းပြုနင်းဘာသာလဲနင်းဗုဒ္ဓဘာသာဆိုမဟုတ်ဘူးငါအစ္စလာမ်ဆိုအဲ့ဒီကျမှမိမကိုပဲပဲနဲ့နဲ့ရိုက်တော့တာဒါမနဲ့မနစ်ကဆိုတော့ဖုံးနေရဆက်တွယ်လို့ရပြီသမီးလာခဲ့ပါဆိုလို့အဲ့ဒါအခုဒီ669အဖွဲတဲ့ကညာနန်းဆရာတော်အဲ့ဒါတထုံကိုသူဆင်းလာပါမယ်လို့ညုံနေမှုလှကြောင်ဟာအချက်ပြားနိုင်လူတွေပါလာပြဿနာတက်မှာဆိုတပြိတော့ရှင်းပေးပါမယ်ပြတ်လို့ဘယ်လိုမှကွာခွင့်တောင်းတာကွာမပေးဘူးပြီးရောရက်ွက်လူကြီးရောရဲစခန်းကိုပတ်ဆံပေးထားရဲ့လေကိုရက်ွက်လူကြီးဗုဒ္ဓဘာသာအစကွာခွင့်ပေးမပေးဘူးလို့ပုံကခဏခဏ9500ဘာစားထားတာအတပြားတစ်ထောင်စားထားတာနော်ရှိတယ်ရှိတယ်အဲ့ဒါအဲ့ဘုန်းကြီးစဉ်းလာမယ်ဆိုလို့မြို့နယ်အုပ်ချုပ်ရေးမှူးကပေးအောင်ရှင်းပြလိုက်လို့တော်သွားတာအဲ့ဒီလိုမျိုးနဲ့ကိုဘာသာကိုကိုကွယ်ခွင့်မရဘဲနဲ့ကိုသားသမီးနဲ့ကိုကြိုက်တာလုပ်ခွင့်မရဘဲနဲ့ဗုဒ္ဓဘာသာမိကလေးတွေကိုရိုက်နဲ့နှိပ်စက်နော်ကဲပြီးတော့သူတို့ဘာသာလဲပြောင်းသွားတော့မိန်းကလေးအခွင့်ရေးရသလားဆိုတော့မရဘူးเนาะသူတို့ဘာသာလဲပြောင်းသွားတယ်ကဲလင်မယားချင်း꿰ပြီဗုဒ္ဓဘာသာမှာလက်ထပ်ပွားပစ္စည်းเนาะလင်မယားเนี่ยလက်ထပ်ပြီးပြီဆိုထက်တယ်တဲ့ပစ္စည်းမရှိဘူးလားရှိလားအဲ့ဒီကနေတဲပစ္စည်းဝါလောက်သွားအဲ့လက်ထပ်ပွားပစ္စည်းမှလည်းလင်မယားချင်း꿰ရင်တယောက်တဝက်ဒါဗုဒ္ဓဘာသာဥပဒေဟောသူတို့ကြတော့ယောက်ျားလေးကမပေါင်းချင်လို့꿰တယ်ဆိုရင်တလက်ဆိုတာသူတို့အာရဗီဘာသာဗန်နဲ့ပြောတာအဓိပ္ပာယ်ကတော့တမားပြောပြတာပါဟိုအဓိပ္ပာယ်ကတော့ဗျာတဲ့ဟိုလိုမြန်မာပြန်တိုက်ရိုက်တော့မဟုတ်ပါဘူးတဲ့တဘောတရားကတော့သူဒီမိမယွန်နဲ့မပေါင်းချင်ဘူးလို့အဲ့လိုသုံးကပြောလိုက်တာတလက်လို့သုံးကပြောအဲ့ဒါဆိုအဲ့မိမအိမ်ဘွားဆင်းတော့ဘာပစ္စည်းမှမရဘူးတဲ့ကဲဘုရားဗဒမိတ်ကလေးဘာခွင့်ရရဘာမှမရအဲ့တော့ဒီဘုရားဘာသာမိတ်ကလေးကိုယူမဲ့သူဒီတရားဝင်ဘုရားဘာသာဖြစ်ရမည်ဆိုတဲ့ကဘုရားဘာသာဖြင့်ဒီမိန်းကလေးနဲ့ဒီယောက်ျားတစ်သက်လုံးအဆင်ပြေပါမယ်လို့ဘယ်မှအမှတ်မခံဘူးနော်အဆင်မပြေလို့လင်မယားချင်းကွဲတော့မိန်းကလေးမှာတဝက်ရောက်ွင့်မရှိလားရှိလားတမင်းရင်ဒီဥပဒေကမိန်းကလေးကိုချုပ်ချယ်တာလားကာကွယ်တာလားကာကွယ်တာနော်အဲမိန်းကလေးကိုယ်တိုင်အဲ့ဒါကိုနားလည်ဖို့လိုတယ်အခုဝေဖန်နေတဲ့ပုံကိုယ်တွေအတန်ကြားလို့ပြောတာပါတော်တော်များများဝေဖန်တာနော်အတန်ကြားလို့ဝေဖန်တာနေအများကြီးကြားလို့ခေါင်းကြီးပြောတာဘာဖြစ်လို့ကြာသူတို့မကျင်တတ်တဲ့ဒေါသနဲ့ပြောနေမှာမဟုတ်တော့သူတို့တွေခွန်းနာမပြင်းမသင်းတဲ့ပုံကိုယ်တွေပြင်းမရင်ဘာသင်းဒဏ်သင်းတတ်တယ်အနှင်းနဲ့အမြန်တော့ပုံကိုယ်ကတိတ်ပြီးတော့ထက်လွန်းတဲ့ခွန်းနာရှင်မောကလန်တို့ယဟန္တာဖြစ်ရင်တော့ချက်ချင်းသွားလိမ့်မယ်နော်ယဟန္တာမဟုတ်ရင်တော့မှယဟန်တန်ကအများဆိုရင်လဲစုလိုက်ရင်ပိလတ်တို့တယ်မများဘူးလားများလားမထိနိုင်ဘူးလားထိနိုင်လားထိနိုင်တယ်အဲ့ဒီပုံပုံတွေကိုမှားမှာဆိုလို့ပြောပြတာเนาะမှားမှာဆိုလို့ပြောပြတာအဲ့တော့ဒီဥပဒေကိုတည်င်းဌာနကဖြတ်ဘယ်လိုဖြတ်နိုင်လဲမျိုးဆောင်ဥပဒေဆိုတာဗုဒ္ဓဘာသာမင်းကလေးဘာသာကြားမယူရတဲ့ကဲခုနဘုန်းကြီးပြောတဲ့နှစ်ခုမှာဘယ်နှစ်ခုပါမပေါ့အဲ့ဒါလို့ဖြတ်လိုက်တာအဲ့ဖြတ်တာကိုလူလူကောင်းဆောင်ဒေါန်ဆန်းစုကြည်ကဒီတည်င်းဖတ်ပြီးတော့လူအခွင့်အရေးနဲ့မကိုက်ဘူးဆိုပြီးတော့လုပ်တာနိုင်ငံခေါင်းဆောင်လုံးမဲ့ပုံကိုဆိုရင်ဒီလောက်နမောနမဲ့နိုင်တယ်လားမနိုင်တယ်ဦးလားဝေဖန်ခြင်းရှာလေးမူရင်ဘုန်းကြီးတွေဘာကြောင့်ရေးဆွဲတာလဲသူတို့ကိုသူတို့ကာကွယ်ပြီးသားရှိလို့
ဒီဗုဒ္ဓဘာသာမိန်းကလေးတွေအတွက်ကာကွယ်တဲ့ဥပဒေတောင်းတာနော်အဲ့ဒါကိုမိန်းကလေးတွေနဲ့လည်းရန်တိုက်သေးတာကျမတို့ယူခြင်းအားဟာနဲ့ယူမယ်တဲ့ဘယ်သူမှတားပိုင်ခွင့်မရှိပါဘူးဟောအော်တဲ့ဟာနဲ့အော်သေးတယ်အော်တတ်တယ်ဘုန်းကြီးနော်တော့တချို့ကြတော့လည်းရုပ်ရှင်မင်းသားမင်းသမီးတွေပါပါတယ်နော်ပြောတဲ့ထဲမှာအဲ့ဒါနောက်ကဘာပါလဲစပွန်ဆာရှိနေလို့ပြောတာဘုန်းကြီးကကြားရတယ်အကုန်လုံးဘယ်သူကဘယ်သူစပွန်ဆာနောက်ကကြားရတယ်အဲ့စပွန်ဆာကြောက်နေပြီးတော့အဲ့ဒါမိန်းကလေးတွေထားအော်ပေးတယ်မင်းသားမင်းသမီးတွေကနော်ไอ้สปอนเซอร์ก็ตรุตะตะแท้ปูไม่ซ่าบ่าวบาตาเยสอกามูกะบาตาเยปิ่มามูกะตะตันตระลงขันตวาเนเนเนาะอะคูชินหมอกกะลันอเมเบโกปิ่มมาไล่ได้ด้วยตูเตรนิต้งบองมะสวงะเยจะบิลุดละดอบวาบองตะยาไอ้ลุย้ายตะขันเนเนเนาะดากะอเมเบปิ่มมาดาอะคูตังกาเรโกชินหมอกกะลันโกปิ่มมาได้คนน่ะไดฐิดิเนဘောသားတွေကဒီဘဝဒီလိုအရှင်သက်လက်မီးရှို့ခံပေပြီးတော့နောက်ငရဲမကြောက်လက်ကြတထောင်လုံးတယောက်မှမလုပ်ဘူးအကုန်ကြတာနော်အဲ့ငရဲကလွတ်လာရင်လည်းဒီတန်းတွေမခံဘူးလက်ခံမှာခံရအောင်မှာတဲ့နော်အဲ့ဒါတွေဖြစ်မှာဆိုလို့ရှင်းကတယောက်ကပြောရင်ရှင်းဆောင်နွားလာကောက်ကောက်သွားကနောက်နွားတစ်ပိုင်းကောက်ကောက်တိုင်းဘုန်းကြီးတို့ဒကမကြီးတယောက်ပြောတယ်ဆရာဝန်မကြီးနော်မျိုးသားဥပဒေတပီတော့မထောက်ခံနိုင်ပါဘူးတဲ့ဘုန်းကြီးတို့လုံနေမှလည်းသူမသိဘူး။ဘာဖြစ်လို့လဲဘုန်းကြီးကလည်းများသောအားဖြင့်ဝိပဿနာကြီးခေါ်တာ ው ။ဘုန်းကြီးကိုလည်းတချို့တော်တော်များများဝိပဿနာ special list ဘုန်းကြီးနဲ့အဲ့လိုခေါ်တယ်။ဒါသာပြောပြတာပါအချင်းမျိုး။အဲ့တော့ဒီဟာတွေကိုဘုန်းကြီးတို့ဒီဟာတွေစူပေါင်းလုံနေတယ်ဆိုသူမသိဘူး။မသိတော့မပါဘူးထင်ပြီးတော့မျိုးသားဥပဒေဒီရောက်မှမထောက်ခံနိုင်ဘူးလို့ဘာဖြစ်လို့လဲဒကမကြီး။မျိုးသားဥပဒေဒကမကြီးဖတ်ပြီးလားဆိုတော့မဖတ်သေးဘူးပြရတယ်။ဘာဖြစ်လို့လဲဒီရောက်တော့ခေါင်းဆောင်ကလူခွင့်ရတဲ့မကြိုက်ဘူးဆိုခေါင်းဆောင်ကပြောဒီရောက်တော့လည်းပြီးပြီးသားပဲလေ။ဟောအဲ့ဒါဘုန်းကြီးကမျိုးဆောင်ဥပဒေတအုပ်ယူပေးလိုက်တယ်။ဓမ္မကြီးဖတ်ပြီးဒီညဘုန်းကြီးကိုဖုံးပြန်ဆဲလို့သူပြန်ဆက်ပါတယ်။ဒီ9ရက်အတွင်းမှာရှင်ပြဒီရောအေကိုတရားတော်ဝဲလာချင်းမြင်ပေးပါဗျာ။ဒီလိုတော့မသိဘူးတဲ့အဲ့ဒါမျိုး။ရှေ့ကခေါင်းဆောင်ပြောတာနဲ့စာတောင်းတွေမှာကိုယ်ယုတ်ကရရေးတာပဲဒီလိုသိတယ်။အကုန်ဖတ်လိုက်တော့မျိုးဆောင်ဥပဒေကဘာသာကြားကိုစော်ကားတာလဲမရှိဘူး။နော်။ကိုယ်ဘာသာမိန်းကလေးတွေကိုလည်းချုပ်ချယ်နေတာလားကာကွယ်တာလားကားွယ်တာပဲရှိပါတယ်တပြုတ်တော့ဟိုဘုန်းကြီးသာသာမတင်ဘူးတဲ့ဒီလိုဟာတွေတော့ဖတ်ရင်နားလည်ပါတယ်တဲ့ဆရာတော်ဒါကိုကြွပြီးရှင်းပေးပါဗျာတဲ့ဆိုတော့တပြုတ်တော့လို့အဲ့ဒီမျိုးဆောင်ဥပဒေကန့်သတ်ဖြစ်နေတဲ့လူတွေဒီကဆုတ်ထားပေးမယ်တကယ်လဲဆုတ်ထားပေးတယ်ဘုန်းကြီးသွားပြီးတော့တဏှာကြီးခွဲကြပါတယ်အဲ့ဒါတက်တက်ဟောပေးတာရှင်းပြပေးတယ်ကဲအဲ့ဒီမှာပြစ်ဒဏ်တစ်ခုပါတယ်ပြစ်ဒဏ်ကဘုန်းကြီးတို့ထဲခိုင်းတာမဟုတ်ပြစ်ဒဏ်ထဲပေးပါလို့လုံးဝမတောက်ဆိုဥပဒေပညာရှင်ကဥပဒေထုံးစံပြစ်ဒဏ်ထည့်ရတယ်သို့တော့အစိုးရတွက်သူကြိုက်တယ်လို့ပြင်လိုက်မယ်ဒီလိုတွက်ပြီးတော့အကင်ရွေးအဲ့ဒီဥပဒေကိုချိုးဖောက်ပြီးတော့ဘာသာကြားကဗုဒ္ဓဘာသာမိန်းကလေးယူခဲ့ရင်အဲ့ဘာသာကြားကိုထောင်တန်း10နှစ်ချအမယ်အပြင်သူပိုင်တဲ့ပစ္စည်းအလုံးဗုဒ္ဓဘာသာမိန်းကလေးပေးရမယ်တဲ့ကဲဒါလည်းဗုဒ္ဓဘာသာမိန်းကလေးကိုနစ်နာအောင်လုပ်တာပါသေးလားအဲ့ဒီပြစ်ဒဏ်ဘုန်းကြီးတို့မတောင်းတော့သူကသူဥပဒေထုံးစံနိုင်ထည့်ဆွဲပေးလိုက်တာကဲထားတော့ဒီနှစ်ချက်ကိုပေါင်းလိုက်ရင်ဗုဒ္ဓဘာသာမိန်းကလေးဒီဘာသာကြားယူခြင်းဘာသာပြောင်းပြီးယူလို့မရဘူးလားပြောင်းပြီးယူလိုက်ရင်အဲ့ဒီမိန်းကလေးကိုအဲ့ဘာသာကြားရိုက်เสียမလို့နော်ရိုက်เสียမလို့တဲ့အတွင်ဘာသာရေးပဋိပက္ခမဖြစ်တော့နော်အခုဗုဒ္ဓဘာသာရဲ့ယင်ထဲမှာဒုဘာသာမိန်းကလေးယူတဲ့ပြီးရင်ရိုက်နဲ့ပြီးအတင်းတုဆက်တဲ့ဝင်ခိုင်းတယ်အဲ့ယင်ထဲကအကျိတ်ခဲတဲ့ကြောင့်တက်ခနဲ့ဆိုချမယ်ဆိုထားခြင်းတယ်ဟိုဒီဥရိနဲ့ကာကွယ်လို့သူယူခြင်းလာလေဒုဘာသာရဲ့ပြောင်းတို့ဘာသာမိန်းကလေးကတုံးမမရမနေတိုင်းကိုသေရပါတော့မယ်ဆိုပြောင်းနေတို့ဘာသာပြောင်းပြီးယူ။အော်သူကိုယ်တိုင်ကြိုက်လို့လိုက်သွားတယ်ကဲဘာမှပြဿနာမရှိ။အခုကမပြောင်းကျင်တဲ့လူကိုအတင်းရိုက်ပြီးပြောင်းခိုင်းနေတဲ့အတွက်ဒီပြဿနာတွေမပြုတ်လက်ဖြစ်နေလား။အဲ့ဒါကိုကာကွယ်ပေးတယ်ဒါမြင့်ဒီမျိုးသားဥပဒေကပဋိပက္ခဖြစ်အောင်လှုပ်ဇော်နေတာလားပဋိပက္ခငြိမ်းအောင်လုပ်တာလား။ငြိမ်းအောင်လုပ်တာနော်။ဘုန်းကြီးရှိမှဥပဒေစာအုပ်တွေရှိပါသေးတယ်။အဲ့ဒီဥပဒေစာအုပ်မှာအခုနောက်ပိုင်းဘုန်းကြီးတို့နိုင်ငံတော်တမတအထိတင်ထားပါတယ်တမတရုံးကိုပို့တဲ့နေရာမှာလူအခွင့်ရေးရှုထောင့်ကလည်းတခါရှင်းပြထားတယ်လို့54ဥပဒေရှုထောင့်တယ်လည်းတခါပြောထားတယ်ထောက်ကော54ခုနဲ့ဥပဒေရှိတာပဲတဲ့ဘုန်းကြီးတွေကဘာဖြစ်လို့ကိုယ်မကျွမ်းကျင်တဲ့အရုပ်လုံဝင်လောက်တာလဲတဲ့ဝေဖန်သေးတယ်ထောက်ကော54ခုနဲ့ဥပဒေကမိန်းကလေးတွေကာကွယ်တဲ့ဥပဒေပဲအဲ့ဒီဥပဒေမှာဘုန်းကြီးတို့ဥပဒေပညာရှင်ကိုကဲခမည်းပြန်လန်းရှာအဲ့ဒီဥထောက်ကော54ဥပဒေနဲ့လုံလောက်တယ်ဆိုဘုန်းကြီးတို့ဥပဒေဖြတ်မယ်အာနဲ့ချက်ရှိရင်ပြန်ရှာပေးပါဆိုတော့ तू ကဥပဒေအာနဲ့ချက်ရှိတာပေါ့ဗျာတဲ့နှစ်ချက်သူထုတ်ပြတိအဲ54ဥပဒေမှာမြည်သူမဆို ဗုဒ္ဓဘာသာမိတ်အသက်14နှစ်ပြည့်ပြီးတော့ဗုဒ္ဓဘာသာမိတ်ကလေးကိုတရားဝင်လက်ထပ်နိုင်ပြီလေကဲဗုဒ္ဓဘာသာမိတ်ကလေးကဘယ်နှစ်နှစ်ခေါင်းကမစင်းစားတတ်သေးဘူးနော်အကောင်းဆုံးအကြောင်းကျိုးမခွဲတတ်သေးတဲ့မိတ်ကလေးဟောအသက်60ရာလာပြီးယူလို့ရတယ်မြည်သူမဆိုဆိုတဲ့အသက်တရားလည်းရတယ်နော်ပေကံနီးလည်းယူလို့ရတယ်ဗုဒ္ဓဘာသာမိတ်ကလေးကိုကဲအဲ့ဒီဥပဒေကအဲ့ဒါလို့လုံးလိုက်တဲ့အတွက်14နှစ်သမီးကိုဟောလူတွေကလိုချင်တယ်ဘယ်လိုမှတိမ်သွင်းမရအတင်းအာဓမ္မကြံမယ်ပြီးရင်ကျွန်တော်လက်ထပ်ယူပါမယ်ဆိုရင်မတိမ်မှုမမြောက်တော့ဘူးပြီးရောနော်ဘာဖြစ်လို့လဲနိုင်ငံတကာမှာမိကလေးတွေအားလုံးအဆင့်မရအောင်ဘယ်အသက်တက်မှလဲ18နှစ်အခုဗမာပြည်မှာဘယ်နှစ်တက်မှပဲတော်တော်လေးကောင်းတယ်နော်မိကလေးတွေကိုလေအတော်လေးကောင်းတယ်14နှစ်ဆိုတော့ဟိုလူတွေမတိမ်မှုမမြောက်အောင်လို့ကာကွယ်ပေးတယ်လို့ဖြစ်နေဥရိယနောက်တစ်ချက်ပြောအောင်မယ်အဲ့ဒီ1954ခုနှစ်မြန်မာအမျိုးသမီးများအခွင့်အရေးဆိုင်ရာဥပဒေဒီဥပဒေမှာဘာပြောထားလဲဗုဒ္ဓဘာသာမိန်းကလေးပြီးဘယ်ဘာသာနဲ့လက်ထက်လက်ထက်အိမ်ဆောင်ရင်းမပြိုကွင်းသွားတဲ့အခါမှာအမွေတဝက်ရပိုင်ခွင့်ရှိပြီဗုဒ္ဓဘာသာဥပဒေတိုင်ဆုံးဖြတ်ရမယ်ဒီလိုပြောတာဒါမြင့်ရင်ဘယ်မှာလက်ထက်မှလဲဆိုတော့ဗုဒ္ဓဘာသာတရားရုံးမှာလက်ထက်မှာကဲဘာသာကြားနဲ့လက်ထက်တဲ့မိန်းကလေးပြီးဗုဒ္ဓဘာသာတရားရုံးမှာလက်ထက်လားဗလီမှာလက်ထက်လားပြောပလီမာလက်ထတော့တကယ်အရေးကြီးလို့တော့သွောနင်းလက်ထတော့ကပလီမာတဲ့ပလီမာဆိုသူ့ဘာသာနဲ့မပြောင်းအောင်လည်းပြောင်းအောင်ပြောင်းပြီးတော့သူ့ဘာသာနဲ့ပြောင်းပြီးတော့ပလီမာလက်ထတဲ့အတွေ့အခုကြတော့မြန်မာဥပဒေနဲ့အရေးဟိုခွဲပေးလို့မရတော့ဘူးသူတို့ဥပဒေနဲ့ပဲဆုံးဖြတ်ရမှာဆိုသူတို့ဥပဒေကတလက်ဆိုသွားပြီလေသွားဆင်းအိမ်ဘွားနေတပြားမှမရဘူးเนาะခုနတလက်ဘယ်နှခါခေါ်ရလဲကဲเนาะအဲ့ဒါကိုကြည့်သွားအပြင်94ဥပဒေဟာမိန်းကလေးတွေအကာအကွယ်ပေးသလားမပေးဘူးလားပေးပါဘူးမိန်းကလေးတွေကိုဟိုတရားရုံးမှာပဲလက်ထပ်ပါလို့သွားပြောကြည့်ခိုးရလိုက်တော့တာဘယ်လိုလုပ်ပြောလို့ရခိုးရလိုက်သွားပြီးတော့ဟိုလဲရောက်ရောသူ့ဘာသာထုံးစံတိုင်းသူ့ပလီမာထပ်ပါလို့လက်ထပ်လိုက်ရောပြီးမှသွားတောင်းလို့မရဘူးဘာဖြစ်လို့လဲဗုဒ္ဓဘာသာတရားရုံးမှာလက်ထပ်မထားလို့ကဲအဲ့တော့ခေတ်အဆက်ဆက်အဲ့94ဥပဒေပြီးနောက်ပိုင်းနော်1948ခုနှစ်မှာလွတ်လပ်ရေးရခဲ့တာနော်အဲ့နောက်ပိုင်းဆွဲရတာ54ဆိုတော့၄နှစ်ပဲကြာတယ်အဲ့ဒီကဆွဲရတဲ့ဥပဒေဒီနေ့ဒီဗုဒ္ဓဘာသာမိတ်ကလေးဘယ်နှစ်ယောက်ကာကွယ်ပေးတယောက်မှကာကွယ်မပေးနိုင်ဘူးเนาะအဲ့ဒါကြောင့်မို့လို့မျိုးဆောင်ဥပဒေတောင်းတာပါเนาะကဲဒီမျိုးဆောင်ဥပဒေဟာမိတ်ကလေးတွေကိုကာကွယ်ပေးတာအဲ့ဒါနဲ့ပတ်သက်လို့ပြောဦးမယ်ရှင်ဘုရားတို့ကမိတ်ကလေးတွေကိုဘာဖြစ်လို့ဒီလိုအထင်သေးအမြင်သေးကာကွယ်ရတာလဲတဲ့တချို့ကပြောတယ်အထင်သေးလို့ကာကွယ်တာမဟုတ်ပါဘူးတန်ဖိုးထားလို့ကာကွယ်တာလို့ဘာဖြစ်လို့ကောက်ရလဲ။ဘုန်းကြီးတို့ဘယ်သူကမွေးတာ။မိန်းကလေးကမွေးတာလေ။အဲ့တော့မိန်းကလေးတွေကိုတန်ဖို့မထားဘူးလက်ထားမှာ။ရှင်းရှင်းပြောရင်တော့ဆွန်လောင်းမဲ့တကာနဲ့နော်။ဆွန်လောင်းမဲ့တကာတကမနဲ့ဘုန်းကြီးဖြစ်မဲ့ပုံပေါ်တွေကိုမွေးထုတ်ပေးလိုက်ပါ။ဘုန်းကြီးတတ်မဲ့လူတွေမမွေးပါနဲ့ဒီလိုပြောချင်တာနော်။အဲ့ဒါမိန်းကလေးတွေကိုတန်ဖို့ထားလို့ကောက်ရတာ။အဲ့တန်ဖို့ထားလို့ကောက်ရတာကိုအထင်သေးလို့လုပ်တယ်လို့မြင်အောင်။ဟောနိုင်ငံရေးသမားတွေကထားလို့ပြောင်းဘာဖြစ်လို့နိုင်ငံသမိုင်းနောက်မှလည်းစပွန်ဆာမရှိလားရှိလားအင်းခေါနာခေါသား900နောက်မှတော့စပွန်ဆာရှိနေသေးတာနော်အဲ့တော့ဒီနိုင်ငံသမိုင်းနောက်မှလည်းစပွန်ဆာကရှိနေတယ်အဲ့စပွန်ဆာရှိနေကျင့်တဲ့အောင်တော့អော်တယ်တစ်ချက်နောက်တစ်ခုကသူတို့ရှောက်နေတဲ့နိုင်ငံရေးလမ်းမှာဘုံကြီးတွေကဆုံးညောက်ခလုတ်ပဲလို့မြင်ပြီးတော့អော်တယ်လူလောက်လူလောက်ခွေးအလောက်ခွေးလောက်တယ်ပြောပေါ်ဝင်ကြည့်တာဘုံကြီးတွေကပြောတာအဲ့တော့ဘုံကြီးတွေဘာဖြစ်ကုန်အကုန်လုံးအဲ့ဒါခွေးဖြစ်ကုန်တာပဲပဲပဲဆက်ဆက်ပြောတာเนาะအဲ့ဒါဘယ်သူလဲဗုဒ္ဓဘာသာเนาะနာမည်မှာပြောရင်ရသေးတယ်မပြောလို့အဲ့ဒီပုဂ္ဂိုလ်တအားနစ်နာတော့မှဆိုလို့မပြောတာအဲ့ဒီလိုတွေပြောတယ်ကဲပြီးတော့ဒီတောင်တကုံဘက်ကပါပဲအော်တာတွေတော်တော်များများရှိသေးတယ်တောင်တကုံကလေအမျိုးဘာသာသာသနာဆက်ရှိတာလဲတောင်တကုံပဲအဲ့အမျိုးသားဥပဒေနဲ့ပတ်သက်ပြီးဘုန်းကြီးတွေတွေ့လာလဲတောင်တကုံပဲเนาะမပေါ့လားပါလားပါတယ်လေเนาะနာမည်တွေထုတ်ပြောရင်ဒုက္ခတွေရောက်ကုန်မှာဆိုလို့เนาะဒီမှာထင်ရှားတဲ့ပုံပုံတွေရှိတယ်အဲ့ဒီလူတွေကပြောလိုက်တာတခါတည်းပက်ပက်ဆက်ဆက်ဘုန်းကြီးတွေကအိမ်တော်ကကိစ္စဝင်ပါအောင်တို့ကပါတိုင်းနဲ့ဘုန်းကြီးတွေကဖရဲလက်ထက်ကအိမ်တော်ကနေမီးထွင်းထဲမှာတက်ပြီးပြေးရုပ်ပေးရတယ်ကဲဘာပြောဦးမလဲအင်ကူဒီမာလာဟိုမှာမီးမဖွားနိုင်တဲ့ပင်ကလေးမီးဖွားကန်ပြီးအဲ့ဒါဝင်ပြီးတော့ပြေးရုပ်ပေးရတယ်မပါဘူးလားပါလားအဲ့ကိုမသိဘဲနဲ့ဘာသာရုပ်လေဘုန်းကြီးကြောင့်လည်းမရောက်တရားလည်းမနာဘူးတရားစာလည်းမဖတ်ဘူးဘာမှလည်းမသိအော်ဒီနေ့ဂျန်နယ်တခုဖတ်လိုက်တဲ့ရုပ်ရှင်မင်းသမီးတယောက်ကပြောတယ်တဲ့669ဆိုတာ ဘုရားဟောတဲ့မှာမပါတော့ပါဘူးတဲ့အောင်မလဲအဲ့ဒါဗုဒ္ဓဘာသာမိတ်ကလေးကပြောတာနော်ထင်ရှားတဲ့ရုပ်ရှင်မင်းသမီးကြီးတို့ပဲဂျန်နယ်ထဲမှာရေးထားတာကိုဆိုတာဘုရားကုံတော်၉ပါး၆ဆိုတာတရားကုံတော်၆ပါးကိုဆိုတာတန်ခါကုံတော်၉ပါးဘုရားဟောတဲ့မှာမပါဘူးလားပါလားအဲ့ဒါဘုရားဟောတယ်မှာမပါတော့ပါဘူးတဲ့ကျမတို့ကလေတဲ့ဘုရားဟောဖို့ပဲလက်ခံမယ်ဩကိုဘုရားဟောဘာမှမသိဘူးဆိုတာတော့မသိဘူးနော်သူ့ကိုယ်သူအဟုတ်တင်ပြီးပြောနေတာပြီးတော့မိန်းကလေးတစ်ယောက်ကအင်တာနက်မှာတင်နေတယ်အဲ့ဒါလေးလည်းဘုန်းကြီးဖတ်လိုက်ရသေးတယ်ဘယ်လိုတင်တာလဲဆိုတော့အခုမျိုးဆောင်ဥပဒေပြန်ထိုင်ရင်ဘာသာကြဘာသာပြောင်းပြလိုက်မယ်တဲ့ဘယ်သူနစ်နာမှာအေးကိုဘာလုံးလုံးလုံးမှန်းလဲအဖေအမေရိုက်တာစိတ်ဆိုးပြီးတော့ဩအဖေအမေကဒီယောက်ျားနဲ့မသိတော့လို့မယူပါနဲ့လို့ပြောတာကိုစိတ်ဆိုးပြီးတော့ကြိုးစွဲချသေးတဲ့မိန်းကလေးလိုပဲကိုနစ်နာတာလားမျိုးဆောင်ဥပဒေလောက်တဲ့ပုံစံတွေနစ်နာတာလားဒါလည်းမသိဘူးနော်ဟုတ်မလားကိုတတ်လို့တတ်တာမယ်မထင်နဲ့နော်ပါဏာတိပါဒဆိုတာသူများတတ်တာပြောတာမဟုတ်ဘူးအသက်တတ်တာကိုပြောတာကိုတတ်လဲပါဏာတိပါဒပဲသူများတတ်လဲပါဏာတိပါဒအပြစ်မရှိတာရှိတယ်ရှိတယ်နော်ကဲအဲ့တော့ဒီမျိုးဆောင်ဥပဒေဆိုတာပါလဲလို့ဆိုတော့နှစ်ချက်ပဲရှိသေးတယ်နော်နံပါတ်3ကတလင်တမယာစနစ်ယောက်ျားတစ်ယောက်မိန်းမတစ်ယောက်ပဲယူရမှာပေါ့တရားဝင်ပြောတာပါတရားမဝင်တော့သူ့သူထားကျင်နေထားမှာဘုန်းကြီးတို့လည်းမတတ်နိုင်တရားဝင်တစ်ယောက်ပဲယူရမှာအဲ့ဒါလိုမျိုးဒါဘာပြောတာလဲဒါလည်းအချက်ရှိပါတယ်နောက်တစ်ခုနဲ့ပေါင်းပြမယ်နံပါတ်4ကမြန်မာနိုင်ငံတွင်းမှာရှိတဲ့မျိုးလူမဆိုးတအိမ်တော်မှာခလေးဘယ်နှယောက်ယူတယ်နိုင်ငံတော်အစိုးရကတွက်ချက်ပြီးတော့တတ်မှတ်ပေးပါဘယ်နှစ်ယောက်လို့မပြောဘူးဘာဖြစ်လို့တွက်ချက်ပြီးတတ်မှတ်ခိုင်းတာလဲမောင်တော်ခရိုင်မှာအိတ်တအိမ်ဝစ်စစ်တာလူ80ရှိတယ်တမိသားစုနော်လူ80ကဲယောက်ျားတယောက်မိန်းမဘယ်နှစ်ယောက်ယူရင်80ဖြစ်မလဲပြောမိန်းမ10ယောက်ယူရမှာနော်မိန်းမ30ယောက်ျား1ဆိုတော့ဘယ်လောက်လဲ11အဲ့မိမ10ယောက်ကနေပြီးတော့တယောက်ကို9ယောက်နှုံးနီးပါမွေးလိုက်10ယောက်ဆိုရင်ဘယ်နှယောက်ပြ80 90နဲ့9ဟာနဲ့ပေါင်းတော့ဘယ်လား80နော်အဲ့တော့ယောက်ျားတယောက်အဲ့ဒီအိမ်ကဘာနဲ့ကာယံထားလဲအမုံလို့နန်းတော်ကြီးလိုချမ်းသာတဲ့လူဆိုထားထရန်နေကပြီးနှချီတုတ်ထားတဲ့အပြင်းမမြအောင်ဒါမိအဲ့ဒီအစင်အတန်းလူကအဲ့ဒီမွေးထားတဲ့ခလေး90ကိုကြောက်ထားနိုင်မလားပြောကျောင်းမထားနိုင်ဘူးเนาะကျောင်းမထားနိုင်ရင်မွေးလာတဲ့ကလေးသည်ပညာဓာတ်လားပညာမဲ့တိုင်းကြီးကိုအကျိုးပြုမှလားတိုင်းကြီးအတွက်အမှိုက်တရိုက်လားဒါမြင့်လူဦးရေသာများတာတဲ့တိုင်းကြီးအတွက်ဘာကျိုးမှအဲ့တော့တဏိုင်မိသားစုစနစ်ကျင်ပုတ်ဖို့เนาะတဏိုင်မိသားစုစနစ်ကိုသားသမီးကိုအခုဗုဒ္ဓဘာသာတွေဆိုကြည့်စမ်းအလွန်ဆုံးယူရင်ဘယ်နှယောက်3ယောက်ပါပဲအဲ့ဒါဟာ3ယောက်တော့များနေတယ်เนาะတချို့က2ယောက်တချို့က1ယောက်တော့ပြီအပြည့်ဒီကလေးတယောက်ကိုလေတက်ကတော့ဒီဘွဲရအောင်ကြောင်းထားအမားနဲ့ရှားပွေရလောက်ကန်ရလေးမလေးနဲ့အဲ့ဒါလိုလေးတွက်လိုက်တော့တိုင်းကြီးယရနာဖြစ်ဖို့တိုင်းကြီးသားကောင်းဖြစ်ဖို့လူငယ်တွေဗလာငါးတန်နဲ့ပြည့်စုံဖို့ဥပဒေစာအုပ်မှာပါတယ်2008ကိုဖတ်ကြည့်အဲ့ဗလာငါးတန်နဲ့ပြည့်စုံဖို့ဆိုရင်ဘယ်နှစ်ယောက်မွေးရင်တော်မလဲတစ်ချက်နော်အခုလူတွေရဲ့ဝင်ငွေနဲ့ဘယ်နှစ်ယောက်ကိုကြောင်းထားနိုင်လဲပေါ့တစ်ချက်ပြီးရင်နောက်နှစ်တရာကြာရင်အခုဘယ်နှစ်ယောက်မွေးခိုင်းတာနောက်နှစ်တရာကြာရင်ဗမာပြည်လူကြီးဘယ်လောက်ရှိမလဲဗမာပြည်လှုပ်ခင်းလှုပ်ခက်တင်နေဆိုလို့ရှိရင်နောက်နှစ်တရာမှာလူဘလောက်ရောက်လာရင်အတော်လဲဘုန်းကြီးတို့အရင်တော့လူတယောက်တွက်ထားတာရှိတယ်လူရဲ့တန်း80ဆိုအတော်ပါပဲ80နဲ့တရာဟာတော်ပဲနောက်နှစ်တရာ200တိ80တရာအတော်တော့ပဲဆိုရင်လူဘယ်နှယောက်မွေးမှဖြစ်မလဲအိမ်တော်စုဘလောက်ရှိတယ်အစိုးရမှာစဉ်းစားရှိတယ်အဲ့ဒါတင့်တော်တယ်လို့သတ်မှတ်ပေးပါကဲဘုန်းကြီးတို့ဘာဖြစ်လို့အဲ့ဒါတောင်းတာလဲသူတို့ရဲ့သာသနာပြုကလူမျိုးသားဖောက်ဗါတယ်လေလူမျိုးသားဖောက်ဗုဒ္ဓဘာသာမိန်းကလေးရသလောက်ယူအဲ့ဒါလူမျိုးတာနော်ပြီးရင်ရသလောက်မွေးအဲ့ဒါဘာလို့လဲလဲသားဖောက်တာအခုသူတို့လူဦးရေတစ်ဖြည်းဖြည်းမများဘူးလားများလားလဲမောင်တော်တက်ခရင်ပါသွားပြီလေမောင်တော်တက်ခရင်အနောက်ဘက်စီယိုကျိုးရင်ဗမာရင်ငိုရမယ်လို့ပြောထားတယ်နော်တပောင်ကအနောက်ဘက်စီယိုဆိုတာရခိုင်ကိုပြောတာရခိုင်ထဲကမောင်တော်တက်ခရင်ပါသွားပြီနောက်ခရင်နေများပါသွားရင်နောက်ဘက်စီယိုကျိုးရင်ဗမာရင်ဘာလို့မှာငိုရမှာနော်ဗမာပြုတ်တော့မယ်လို့ပြောတာနော်အဲ့တော့ဟိုဘက်တင်မကြည့်နဲ့အောင်ပြည်တွင်းတဲလဲကြည့်လိုက်ပါပြည်မာတဲ့ပြည်မာတဲမှာလည်းပဲကိုတရွာဗုဒ္ဓဘာသာတယောက်မှမရှိဒီတရွာဗုဒ္ဓဘာသာတယောက်မှမရှိဩမော်လမြိုင်နာကကြိုက်မရောဆိုလို့ရှိရင်ဒုတိယမက္ကာအိုမြို့လို့ပြောရတော့အောင်မွတ်စလင်များတော့ပြီနော် ဲ့လိုဖြစ်သွားတော့တရွာပြုတ်တမျိုးပြုတ်တရွာပြုတ်တမျိုးပြုတ်ဘုန်းကြီးညာပြောလိုက်သေးလားမသိတလုံးကြနှလုံးကြကတုံးတမနာဘယ်တော့ကမအသုံးမကျဆိုလို့ပဲတရွာပြုတ်နှစ်ရွာပြုတ်တမျိုးပြုတ်နှစ်မျိုးပြုတ်နဲ့ကြားလိုက်ရင်ဘုရားဗလာမပြုတ်လားပြုတ်မှာပြုတ်မှာနော်အဲ့လိုပြုတ်မှာဆိုတော့ဒီဘာသာဒီသာသနာမကွယ်ပြောက်အောင်ဘုန်းကြီးတို့တက္ကရာကမကြီးအားလုံးမှာကောက်ွယ်ဆောင်ရှောက်ဖို့တောင်းဝန်မရှိဘူးလားအဲ့တော့နံပါတ်၄ဥပဒေကလည်းလူမျိုးသားဖောက်သာသနာပြုတ်လို့မရအောင်တို့ကအဲ့ဒီနည်းနဲ့နော်အင်ဒိုနီးရှားမလေးရှားကုန်ပြီဘင်္ဂလားဒေ့ရှ်ကုန်ပြီဘင်္ဂလားဒေ့ရှ်မှာကြံနေတဲ့ရခိုင်နယ်ပွင့်ဗုဒ္ဓဘာသာတွေအခုပြန်ပြေးလာပြီလေမြန်မာပြည်တဲ့နေလို့မရတော့ဘူးမှာအဖဂန်နစ္စတန်ကုန်ပြီပါကစ္စတန်ကုန်ပြီဒါအရင်တော့တကြောင်မှမကြံဗုဒ္ဓဘာသာဖြစ်ခဲ့တဲ့နိုင်ငံတွေအိန္ဒိယကုန်ပြီမရှိတော့အိန္ဒိယဘုရားပွင့်ခဲ့တဲ့နေရာဆိုတော့သွားမကြည့်နဲ့နော်ဗုဒ္ဓဘာသာမရှိဘူးအဲ့လိုဖြစ်သွားပြီအဲ့တော့မြန်မာပြည်ဟောမြန်မာပြည်ဘေးကကပ်ရက်ထိုင်းနိုင်ငံကြီးလာအောင်တောင်ပိုင်းသုံးပြီနဲ့မွတ်စလင်ပြည်နဲ့တောင်းနေပြီလေဗမာပြည်မှာလည်းတောင်းနေပဲကြာရင်ရခိုင်နော်ရခိုင်တောင်းပြီးရင်ပြင်ပြည်နဲ့ဒုတိယတောင်းနေမယ်မယုံရင်ကြည့်ပြင်ပြည်နဲ့မှာတော်တော်များနေပြီပြင်မှာလေးတွေကသဘောကောင်းတာကိုနော်အဖြစ်တင်လာမဟုတ်ပါဘူးအဖြစ်ကိုပြောပြတာတော်တော်ကောင်းတော်တော်ကိုများနေပြီအဲ့ဒါဆိုနဲ့တပြည်နဲ့ပြည်တပြည်နဲ့ပြည်နဲ့တောင်းသွားလို့ရှိရင်ကြာရင်မြန်မာပြည်ဆိုတာနာမည်ပဲရှိတော့မှာအင်ဒိုနီးရှားတလို့မြန်မာနီးရှားလည်းဖြစ်ကြမှာနော်အဲ့ဒါလို့ဖြစ်သွားနိုင်တယ်ဒါကြောင့်မလို့ဒီမျိုးဆောင်ဥပဒေဟာမလိုအပ်ဘူးလားလိုအပ်လားမျိုးဆောင်ဥပဒေနဲ့ကာကွယ်မှုမပြုခဲ့တဲ့အတွက်အရင်တော့ကပြည်နယ်တဝိုက်ကိုပြုခစ်လို့ခေါ်တယ်နော်အဲ့မှာပြုနိုင်ငံအဟောင်းမဖိတ်တလို့မျိုးအောင်မရှိဘူးလားရှိလားဒီနေ့ပြုလူမျိုးကဘာမြေပြင်ပေါ်မှာရှိသေးလားတရောက်တော့မရှိတော့ဘူးနော်ဘာဖြစ်လို့လဲမျိုးဆောင်ကာကွယ်မှုတွေမလုပ်ခဲ့လို့အခုသူတို့ကကြည်လားမြန်မာမျိုးပေါ်နေပြီသူတို့အိမ်တွေခြံစည်းကိုလုံအောင်ခတ်ထားတာပြီးတော့လက်တန်းကြီးတွေနဲ့ထွက်ထွက်ပြီးမြန်မာမတွေဆွဲတာဘာဖြစ်လို့ဆွဲလဲဗမာမတွေဗမာတွေကခြံစည်းကိုမရှိလို့အဲ့ဒါကိုခွန်ကြီးတို့ကဥပဒေပြဋ္ဌာန်းပေးလို့တောင်းပေးဖို့တောင်းတာဒီမတရားတောင်းတာလားဘာသာရေးတန်းတူဝင်တောင်းတာလားသူတို့မှဒါရှိတာလို့ကိုယ့်ကိုတန်းတူဒီလိုလုပ်ပေးပါလို့တောင်းတာဟာလူခွင့်ရေးချိုးဖောက်တာလားအခွင့်အရေးကိုတရားသဖြင့်တောင်းတာလားအဲအဲ့ဒါကိုခုနကြည့်တဲ့ဝေဖန်တာလူခွင့်ရေးချိုးဖောက်တယ်လူခွင့်ရေးသူကိုယ်တိုင်တောင်းသိရလားမသိဘူးအဲလူလူခေါင်းဆောင်ခွန်ကြီးပြောပြမယ်လူခွင့်ရေးကျင်ညာသာတန်းအချက်30ပါတယ်နံပါတ်15မှာညီသူမဆိုးရောက်ရနေရမှာနိုင်ငံသားခံယူခွင့်ရှိသည်ကဲဘုန်းကြီးအဲ့ဒီတို့လူခွင့်ရေးကိုကျင်ညာပေးတဲ့နိုင်ငံအမေရိကန်ကိုဘုန်းကြီးအခုသွားမယ်ရောက်ရနိုင်ငံအမေရိကန်ဘုန်းကြီးရောက်ပြီကဲနိုင်ငံသားပေးမလားမပေးဘူးလားသူ့နိုင်ငံဥပဒေနဲ့မညီရင်မပေးပါဘူးเนาะအဲ့ဒါကြီးစွတ်ရုပ်ပြီးတော့အမျိုးသားရေးနံပါတ်1လူခွင့်ရေးနံပါတ်1ဒီလိုပြဘယ်နိုင်ငံမဆိုအဲ့ဒါအမျိုးသားရေးနံပါတ်1လူခွင့်ရေးနံပါတ်1အဲ့ဒါဒီနိုင်ငံမှာအမျိုးသားရေးကိုနောက်ထပ်ပြီးလူခွင့်ရေးကိုထအောင်နေတာမှန်သလားမှားသလားပြောမှားတယ်เนาะပြီးတော့အဲ့ဒီပါတီကြီးတခုပဲအဲ့ဒီပါတီရပဲတည်င်းထွက်လာတာပေါ့အင်တာနက်ကနေပြီးတော့တင်ထားတဲ့သတင်းလေးတခုဘာတွေ့လဲဆိုတော့ပြောရေးဆိုခွင့်ရှိသူတယောက်က BOA အင်္ဂလိပ်ဘာသာအစီအစဉ်မှာမေးမြန်းထားတာကိုဖြေထားတယ်ဘယ်လိုဖြေထားလဲဆိုတော့1982ခုနှစ်နိုင်ငံသားဥပဒေကိုဖြတ်ပြီးတော့ဘင်္ဂါလီအားလုံးကိုနိုင်ငံသားပေးရမယ်ဘင်္ဂါလီအားလုံးကတရားဝင်ရောက်လာတာလားခိုးဝင်လားအခုပြဿနာတက်တာလဲဘင်္ဂါလီတွေကြောက်တယ်နော်ဘင်္ဂါလီတွေကြောက်တက်နေတာဒီပြဿနာဘာသာရေးပရိပတ်ခါဆိုဘင်္ဂါလီတွေကြောက်တိုင်းပြည်ကိုစူအောင်လုပ်မယ်သူတို့ကိုအနိုင်ကျင့်ပါတယ်လို့ကဘာတိအောင်ကျင်ညာမယ်ပြီးရင်သူတို့ကိုဒီနိုင်ငံလက်ခံဟိုတလောတော့ကဟိုတောင်ကိုရီးယားကနေဖြစ်သွားတယ်ဗါလဲကုလသမဂ္ဂတွင်ရင်းမှုချုပ်နော်အဲ့ဒီလူတော်မှမြန်မာပြည်ရောက်တိုင်းတခွန်းနဲ့ပဲမေးချင်ပါတယ်မေပါကောင်းတယ်လို့မေးရမှုဖြစ်တယ်ကုလသမဂ္ဂဆိုမျှတရမယ်လေဒီဘင်္ဂါလီတွေသူ့နိုင်ငံနဲ့သဘောကျရင်ခေါ်ထားလိုက်ပါမခေါ်တော့မြန်မာပြည်ကလက်ခံပေးပါတဲ့လောက်ပုံကမြန်မာပြည်ကျတော့လက်ခံခိုင်းတယ်တလောကတော်တော်ကြီးကြီးတဲ့ကတယောက်ပေါ့ပြောလိုက်ပါဦးမယ်တော်တော်ကြီးကြီးတဲ့ကတယောက်ရခိုင်နဲ့အစ္စလာမ်ကိုခေါ်ညှိပေးတယ်တဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ဖို့အစ္စလာမ်တွေကလက်ခံတယ်တဲ့ရခိုင်တွေကလက်မခံတာအတော်ရိုင်းတယ်တဲ့ဟောပြောပုံကနော်အဲ့ဒါဆရာတော်တပါးကိုပြောတာဒီတောင်တကုံကဆရာတော်တပါးကိုပြောတာတောင်တကုံတော့ဒီနေ့ညမပါလို့မပြီးဘူးလားအဲတောင်တကုံဆရာတော်ပြန်မေးတယ်ဟုတ်ပါတယ်တခါကြီးပြောတယ်လို့ခွန်ကြီးမေးမယ်တခါကြီးအိမ်ပေါ်မှာမွတ်စလင်တယောက်ခေါ်ထားပါလားဆိုဟင်းနဲ့အဲ့ဒါကြတော့ ဖြစ်ခိုင်းရအိမ်ရှင်တွေသူ့အိမ်နဲ့လာနေဆိုဘယ်နေချင်းပင်းနေချင်းပါမလဲနော်အဲ့လက်မခံတဲ့ရခိုင်ကိုလွန်တယ်လို့ပြောလို့ရမလားမရဘူးနော်အဲ့ဒါကိုဖြည့်ဆန်းပြောတာသူလည်းပဲနောက်ကစပွန်ဆာရှိရှိနေမယ်နော်ဒီလူကြီးလည်းစပွန်ဆာရှိရှိနေလိမ့်မယ်အဲ့တော့ဘုန်းကြီးတို့ကအကုန်လုံးဒီညတော့ခေါ်သား900ကိုအတပြား1000စပွန်ဆာနဲ့ပဲသွားမှာနော်အဲဒီဥစ္စာမလွတ်နိုင်ဘူးအဲ့တော့ဘုန်းကြီးတို့ပြောချင်တာအခုမျိုးသားဥပဒေ၄ချက်အချင်းချုပ်ဘုန်းကြီးပြောပြီးပါပြီနော်အဲ့၄ချက်မှာဘာသာကြားတွေကိုထုဟာနဲ့ဟာတတ်ဟာဒုံမြေပေါ်မနေတဲ့လောက်တာဘာပါအဲ့ဒါကိုလူအခွင့်အရေးနဲ့မကိုက်ဘူးဆိုပြီးအော်တာဘုန်းကြီးအန်အော်လို့မဆုံးအော်တာကပြီးတော့ဘုရားဘာသာကြားကတို့နိနာမဆိုလို့အော်တယ်ဆိုထားဒီဘုရားဘာသာကပြန်အော်တယ်ပြီးတော့အဲ့ဘုန်းကြီးတွေကိုလူလောက်လူလောက်ခွေးလောက်ခွေးလောက်ဆိုတာပြောဘုန်းကြီးတွေလူကိစ္စဝင်ရှုပ်တယ်ဒါတွေကပြင်းမာတာနော်ဘာသိမ့်တတ်လဲတန်ပင့်တတ်တယ်နော်တန်ပင့်တတ်တယ်ခုနအချက်ကလေးကိုနည်းနည်းပြန်ပြောအောင်မယ်ပြီးမှတန်ပင့်တာလေးလည်းပြောအောင်မယ်ခုနရတော့ခွဲတော့မယ်စောပါသေးတယ်နော်ပြောအောင်မယ်နော်နားလည်အောင်ပြောမှာနော်ပြောမှာဒီကလည်းပြောချင်တာနဲ့မြောက်မပေးနဲ့နှစ်ခါမြောက်စရာမလိုဘူးပြောမှာအဲ့တော့ဒီမှာဒီမျိုးဆောင်ဥပဒေ၄ချက်ရေးဆွဲတာဘယ်သူတွေလဲเนาะဥပဒေပညာရှင်တွေမေတ္တာရက်ခန္ဓာဘယ်သူလဲဆရာတော်တန်ဃာတော်တွေဥဆောင်တာဘယ်သူတွေလဲတက်ဩက္ကဋ္ဌလုပ်နေတဲ့အခုအင်းစိန်မျိုးရွာမပရိယတ်တိစာတင်လိုက်ဆရာတော်လာမဲ့နှစ်မှာ85နှစ်ပြည့်စိန်ရတုကျင်းပါမယ်သီလတမာတိပညာသိက္ခာ၃ပါးပြည့်စုံတဲ့ဆရာတော်ပါเนาะအဲ့ဆရာတော်ကဒီကိစ္စကိုဥဆောင်ပါတယ်အခုကမ္ဘာသာသနာပြုပေတကူဆရာတော်ဘုရားကြီးကဒုတိယဥက္ကဋ္ဌလုပ်ပါတယ်เนาะဟင်္ဒရာမြို့မိုးကောင်းဆရာတော်တို့ဆရာတော်ကြီးတွေကတပည့်တော်တို့ကိုတော့ဩဝါဒစရိယပဲထားပါတဲ့တတ္တဝါကြီးတွန်းအကြီးလို့ခဏခဏမသွားနိုင်မလာနိုင်လို့လုပ်သိင်းလို့လုပ်ပါတဲ့ဒီလိုတို့ဩဝါဒစရိယအနေနဲ့ထားပါကဲပြီးတော့တိပိတကဒရဆရာတော်ဘယ်နှပါလဲ5ပါအကုန်လုံးအဲ့ဒီကိစ္စမှာထောက်ခံတယ်အဲ့မဒီမှာတောင်တကုံတိပိတကနော်တောင်တကုံတိပိတကဆရာတော်ဘုန်းကြီးကလျှောက်တယ်ရင်းနှီးတာဟုတ်တိပိတကဆရာတော်တွေအားလုံးရဲ့လက်မှတ်ရအောင်ဆရာတော်တာဝန်ယူပေးပါအဲ့ရခိုင်တိပိတကတပါးရှိတယ်နှစ်ပါးဘုန်းကြီးနဲ့ရင်းနှီးတာအဲ့ဘုန်းကြီးကလျှောက်တယ်သူတို့နှစ်ပါးအေတို့တာဝန်ယူတယ်အဲ့ဒါသူတို့နှစ်ပါးရောဆရာတော်ရှိတော့တယ်ရောဆရာတော်ဆိုတာဘုန်းကြီးတို့လို့အခုဘုန်းကြီးကမှကြီးကန်းတောင်ပေါက်လိုက်ကြည့်နေသေးတယ်နော်ရောဆရာတော်တရားဟောပြီးဆိုမျက်စွာချလိုက်တာလုံးဝမကြည့်တော့တလောက်သီလတိတ်ခါပြည့်စုံနေဆရာတော်အဲ့ဆရာတော်ရှိသွားပြောတယ်နော်အဲ့ဆရာတော်သွားပြောတယ်ဒီကိစ္စဒီလိုရှိတယ်ခင်ဗျာဒါကြောင့်မလို့ဒီလိုဒီကိစ္စကိုလုပ်မလို့ဆရာတော်လက်မှတ်ထိုးပေးပါထောက်ခံတယ်ဆိုရင်အဲ့ဆရာတော်ရည်ပြောလိုက်တယ်တပိတော့ဘယ်အသိဘွဲ့ဘယ်ကိစ္စမှာတခါမှလက်မှတ်ထိုးမပေးဘူးလို့လက်ဒါပေမဲ့ဒီဟာကတော့ဖြစ်တင်ဖြစ်ထိုက်လို့ထိုးပေးတယ်ဆိုတခါတည်းထိုးပေးလိုက်ဒါမြင့်ရင်လူတွေကိစ္စဘုန်းကြီးတွေကဘုမတိဘာမတိဝင်ရှုပ်တယ်ပြောတာကြီးဝင်ရှုပ်တယ်ဆိုတော့ဘုန်းကြီးကလူကိစ္စဝင်ရှုပ်နေတာလားအမျိုးဘာသာသာသနာအတွက်လုပ်တာလားပြီးတော့အဲ့ဒီလုပ်နေတဲ့ဘုန်းကြီးတွေကခေါင်းကကောင်းတဲ့ဘုန်းကြီးလားမကောင်းတဲ့ဘုန်းကြီးလားတိတကူဆရာတော်ကဘာလက်သာသနာပြုနေနော်တိပိတကဆရာတော်တွေဘုရားဆိုဘုရား45ဝဟောခဲ့တဲ့ဘုရားတရားတော်တွေကိုလေပါဠိတင်မဟုတ်ဘူးအ내မြန်မာအဓိပ္ပာယ်အဖွင့်အထက်ကရာတီကန်နဲ့တကွာအကုံလုံးကိုနဲ့နဲ့နဲ့နဲ့ပြည့်တယ်ခွန်ကြီးအဲ့ဒီခေါင်းတွေကသူတို့ပင်တဲ့စာလောက်ကတော့အေးအေးပင်လို့ရတယ်အခုတောင်တကုံတိပတ္တကဆိုလို့ရှိရင်မင်းကွန်တိပတ္တကဆရာတော်ကြီးကိုယ်တိုင်ချီးကျူးကြတယ်နော်အလွန်ညံကောင်းလို့ခွန်ကြီးတို့ငယ်ငယ်တုန်းကကြုံမှုပါတယ်အဲ့တိပတ္တကဆရာတော်ဝိနိပိတကတကြံဝိနိပိတကတခုပြီးသွားလို့ကြောင်းပြန်ပြီးတော့နာနာနေနေအပန်းဖြင်းရင်းနဲ့စကြက်အောင်မယ်ဆိုတော့နှစ်လကြက်လိုက်တာတုတ်တန်တပိတကတဘုံကုန်းသွားအောင်ဘလောက်ညံကောင်းလဲဆိုတာအညံကောင်းပြီးအဲ့ဒါတွေကိုအတိတ်ပဲဖွင့်နေနဲ့နဲ့နဲ့နဲ့စဉ်းစားပြီးအကောင်မှတ်မိအောင်စူးစမ်းလို့ဖြစ်ရတယ်နော်အဲ့ဒါလို့ခေါင်းအရေးအသွေးပြေဝတဲ့ဆရာတော်တွေဥဆောင်ပြီးတော့လုပ်တယ်ပြီးတော့အဲ့ဒီဆရာတော်တွေကလမ်းဘေးမှာကလေးကချေတွေလာကိုကြောင်းတိုင်းနဲ့ကိုသာသနာပြုနေတာလားအဲ့ဒီသီလရှိတဲ့ပုံကိုယ်တွေကိုလှမ်းပြီးတော့စော်ကားတာပြင်မာတာဘာသိမ့်တတ်လဲဒံသိမ့်တတ်တယ်ဒါဘာဖြစ်လို့ပြောရလဲစော်ကားပြီးတဲ့လူလဲသူမှန်မှန်သိတောင်းပန်ရင်သူ့အတွက်တက်တာတယ်နော် တော့ဘောသူကသူပေါက်တဲ့နဖို့မထူးငါတို့တော့ဆက်ကြောမှာပဲဆိုတော့ပြောရတယ်ဒါသူအပြစ်မကြောက်လို့လုပ်တာဒါမျိုးအရှင်ဘုရားဘာဖြစ်လို့ပြောတာလဲဘုန်းကြီးပြောတာအကြောင်းရှိတယ်ဒီတရားဟောပေးတဲ့အကြောင်းရှိတယ်သူတော်ကောင်းစိတ်အခမ်းရှိတဲ့ပုဂ္ဂိုလ်တွေကမှားမှန်းသိရင်ပြန်ပြင်းတယ်နော
်
တချို့ကမသိလို့ပြောမိတယ်မှားမှန်းသိပြန်ပြင်းတယ်တချို့ကမပြောရသေးဘူးပြောချင်းတယ်လို့လို့ရှိတယ်အဲ့တော့ဘုန်းကြီးတို့အခုလို့ဟောပေးလိုက်လို့ဩတန်ပင်တတ်တယ်လို့သိပြီးတော့မပြောရင်သူ့အတွက်အပြစ်မလုပ်ဘူးလားလွတ်လားအဲ့လိုသူတော်ကောင်းဓာတ်ခံရှိသူတွေအတွက်ဘုန်းကြီးတို့ပြောပေးတာမှာသူကသူ့မိုက်ရိုင်းပြီးတော့စော်ကားတဲ့ပုံကိုတမင်တကာစော်ကားလို့ဘုန်းကြီးအနားမှာထိုင်ဆဲဘုန်းကြီးတခွန်းပြန်ပြောရင်လားပြောတဲ့ကြိုက်တယ်လို့ထိုင်ဆဲရတယ်ဘုန်းကြီးတို့ယဟန်တန်ဃာရဲ့စိတ်ထဲမှာဒီလောက်ပြီးမခံနိုင်တဲ့အနေအထားမျိုးမဟုတ်ပါဘူးပြီးခံနိုင်ပါလေကြိုက်တယ်လို့ပြောဘုန်းကြီးကိုထိုင်ဆဲလို့ကတော့စိတ်ကြိုက်ဆဲပြီးရင်ရင်ဝေးချမ်းမှာထားတတ်နိုင်အောင်အား၆သွားလို့ရှိရင်လေရတယ်အခုပြောတာကမသိနားမလည်သေးတဲ့ဗုဒ္ဓဘာသာတွေခုနဆရာဝန်မကြီးပြောတယ်လို့ပေါ့ဒီတော့ခေါင်းဆောင်ကကြာမကြိုက်ဘူးဆိုတပြည့်လိုလည်းပယ်ပြီးသားပဲအဲ့ဒါလို့မသိလို့မှားတဲ့ပုံစံတွေအတွက်မမှားအောင်လို့ဘာလုပ်ကြပြောပြနော်စေတနာနဲ့ပြောကြတာဒေါသနဲ့ပြောတာမဟုတ်ဘူးနော်ကဲသူတို့ကထင်တာကသူတို့ရဲ့နိုင်ငံရေးလမ်းကြောင်းမှာဘုန်းကြီးတွေဝင်လျှောက်တယ်ပေါ့ဘုန်းကြီးတွေဝင်လျှောက်တာလားဘုန်းကြီးတွေကိုယ့်အလုပ်ကိုလုပ်တာလားကိုယ့်အလုပ်ကိုလုပ်တာနော်အဲကိုယ့်အလုပ်ကိုလုပ်တာကိုသူတို့ကဝင်တိုက်တာဘုန်းကြီးတွေသူတို့နင့်အောင်လုပ်တာမဟုတ်ဘူးလက်ရှိဆိုရလဲအားပေးနေတာမဟုတ်ဘူးနော်လက်ရှိဆိုရလဲဘုန်းကြီးတို့နဲ့ပတ်သက်ရင်ဗုဒ္ဓဘာသာဆိုကိုယ့်တခါတွေပဲဘုန်းကြီးတို့သတ်မှတ်ထားတာကျန်တဲ့နိုင်ငံရေးပါတီတွေလည်းဗုဒ္ဓဘာသာဆိုရင်ဘုန်းကြီးတို့တခါတွေပဲဘသူသားစေဘသူနာစေအဲ့လိုစိတ်မျိုးနဲ့ပြောတာမဟုတ်ဘူးအဲ့မတို့ကလက်ရှိအစိုးရအင်းစင်ရွာမဆရာတော်ကြီးဆိုရင်လက်ရှိအစိုးရကထောင်ချထားလို့နော်ဒီအခုခုအစိုးရမတိုင်နဲ့စေအစိုးရကထောင်ချထားလို့ထောင်ထဲမှာ3နှစ်လားတရင်တော့ရသေးတယ်အဲ့ဒီဆရာတော်ကြီးကိုအစိုးရခိုင်းလို့လောက်တာပါဆိုကဲစဉ်းစားကြည့်ပါဦးအစိုးရခိုင်းတဲ့ဒီဆရာတော်ကြီးလုံမလားတော့လုံနိုင်မလားသူ့ထောင်ချထားတာလေထောင်ထဲမှာအဝတ်ဖြူနဲ့3နှစ်နေခဲ့ရတာနော်အဲ့ဒါကအဲ့ဒီလိုဆရာတော်တွေကိုနောက်ကအစိုးရခိုင်းလို့ဗာခရိုဒီတွေထားပါဗာခရိုနီမှလည်းမရှိဘူးဘယ်အစိုးရမှလည်းမရှိဘူးနော်အခုနောက်ဘုန်းကြီးပြောတယ်80နှစ်နိုင်ငံသားဥပဒေပြင်မယ်ဆိုတဲ့အဖွဲ့အဲ့ဒါဆွဆွဲတာအဲ့ပြင်မယ်ဆိုတဲ့အဖွဲ့ကနိုင်ငံသားအဲ့80နှစ်နိုင်ငံသားဥပဒေကိုပြင်လိုက်လို့ရှိရင်မြန်မာပြည်ထဲမှာ80နှစ်နိုင်ငံသားဥပဒေဆိုတာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းမှာဝင်လာတဲ့ခိုးဝင်မှန်တယ်များနိုင်ငံသားဖြစ်ခွင့်မရှိဘူးနော်အဲ့ဒီရှေ့1948ရဲ့ရှေ့မှာရှိပြီးသားလူတွေတော့နိုင်ငံသားဖြစ်ခွင့်ရှိတယ်။ဒီလိုပိုင်းခြားတာဒါအချင်းချုပ်ဘုန်းကြီးပြောပြတာ။ကဲအဲ့ဒီလိုဆိုရင်48နောက်ပိုင်းမှာလာသမျှဒီနိုင်ငံသားဖြစ်ခွင့်မရှိလို့ဗမာပြည်ထဲမှာခိုးဝင်ပြီးနိုင်ငံသားဖြစ်နေတဲ့လူတွေအများကြီးမရှိလားရှိလား။မှန်တဲ့ချင်ရှိတယ်နော်။ဘယ်နှစ်တန်းလို့တော့မပြောတတ်ဘူး။မှန်တဲ့ချင်ရှိတယ်။အဲ့ဒီလူတွေကိုနိုင်ငံသားပေးကြည့်လိုက်စမ်းတရားဝင်နိုင်ငံသားဖြစ်ပြီ။တရားဝင်နိုင်ငံသားဖြစ်လို့ရှိရင်တရားဝင်နိုင်ငံသားအခွင့်အရေးတွေမပေးရဘူးလည်းပေးရမယ်ပေးရမယ်တရားဝင်နိုင်ငံသားအခွင့်အရေးနဲ့တရားဝင် OIC ကထောက်ပံ့လာလိမ့်အဲလိုတရားဝင် OIC ကထောက်ပံ့လာရင်တရားဝင်ငွေထုတ်တွေဗမာပြည်ထဲစီးဝင်လာမယ်အဲငွေထုတ်နဲ့ဗုဒ္ဓဘာသာတွေခေါင်းကြီးထူမှာဗုဒ္ဓဘာသာတွေမူးမလဲဘူးလဲမလားသွားပြီဗုဒ္ဓဘာသာပြိုလဲပြီနော်ဘာဖြစ်လဲဆင်းရဲသေးတယ်လေငွေတန်းကိုမခံနိုင်သေးဘူးအဲ့ချိန်မှာငွေဝင်လာပြီးထုတ်တော့မှာအခုတော့ OIC ဝင်ကျင်လို့ဝင်ကျင်လို့တခါလုံနေအဲ့တော့ဒီ80နှစ်နိုင်ငံသားဥပဒေဆိုတာပြင်သင့်လားမပြင်သင့်ဘူးလားနော်လုံးဝမပြင်ရမယ့်ဥပဒေနော်အဲ့မပြင်ရမယ့်ဥပဒေသွားပြင်ရင်ဗုဒ္ဓဘာသာကွယ်ပြောက်ဖို့အခုမှလေတံတော့နည်းနည်းပြောင်းသွားတယ်မပြင်ပါဘူးလို့ဘိုးတော်ကပြင်မယ်လို့အင်္ဂလိပ်ဘာသာအစီအစဉ်မှာဗမာတွေမသိတော့ဘူးလို့ပြောလိုက်ကုန်ရတယ်ဘုန်းကြီးကလွတ်တော်ကိုယ်စားလှယ်တွေကိုပါခေါ်မေးကြည့်သေးတယ်။အဲ့ဒါပါလာတာဟုတ်သလားဆိုတော့ဟုတ်ပါတယ်တဲ့။ဟုတ်တယ်ဆိုရင်စဉ်းစားကြည့်ပြ။ကိုယ်အမျိုးပြောင်းမယ်ရေကိုယ်လုံးသိမ့်လားလို့။နော်။ကဲဒါဆိုရင်80နှစ်နိုင်ငံသားဥပဒေပြင်သိမ့်လားမပြင်သိမ့်ဘူးလား။လုံးဝမပြင်သိမ့်တဲ့ဥပဒေနော်။ကဲအဲ့ဒါနဲ့ပတ်သက်ပြီးပြောပါမယ်။နိုင်ငံရေးဝင်ရှုပ်တာမဟုတ်နော်။ဘာသာရေးနဲ့ပတ်သက်လို့ပြောပြတာ။အခု59ပြင်ချင်တယ်လို့လာကြအောင်။59မှာစာလုံးခါကြီးလေတန်ထွက်တာနော်အဲ59စာလုံးကိုပြင်ဖို့လို့စီယုံနေတဲ့ပုဂ္ဂိုလ်ကဘာသာကျမ်းနော်အေးဘာသာကျမ်းအခု80နှစ်နိုင်ငံတော်ဥပဒေပြင်နေတယ်လို့အင်တာနက်မှာတင်တယ်လို့ဘုန်းကြီးတို့တယောက်လာပြောတယ် ဘသူဆိုတဲ့နာမည်ပြောကြမလို့အားလုံးသိပါတယ်ကဲ59စာလုံး59စာလုံးကိုဘာအပြစ်ချလဲဆိုတော့ဒေါအောင်ဆန်းစုကြည်တမတမဖြစ်နိုင်အောင်တမင်ပိတ်ထားတဲ့ဥပဒေတဲ့အဲ့ဥပဒေဘယ်တော့မှရှိတယ်1948ရရှိခဲ့ဘယ်တော့မှရှိခဲ့49ဘသူဆွဲတာဘိုးကျောင်းအောင်ဆန်းနော်ဘိုးကျောင်းဆန်းဆွဲခဲ့တဲ့ဥပဒေနော်တမတဖြစ်ခွင့်မှာတော့59စာလုံးမပါဘူးအခုတမတဖြစ်တဲ့ပုဂ္ဂိုလ်ဟာနိုင်ငံခြားနဲ့ဆက်သွယ်မှုရှိပါမိဘနှစ်ပါးကိုသူကိုယ်တိုင်ရောသားသမီးတွေရောနိုင်ငံခြားသားမဖြစ်စေရနိုင်ငံခြားရဲ့ကျေးဇူးသစ္စာခံသူမဖြစ်စေရနိုင်ငံခြားကလက်ကိုက်ရေးသာပေးထားတဲ့စားတဲ့လူမဖြစ်စေရစသဖြင့်အဲ့လိုမျိုးပြောထားတာအဲ့ဒါကြောင့်ဆန်းစုကြည်ကိုယူရပြီးလှုပ်ထားတာလှုပ်ထားတာဘယ်ရဟိုမှာ58ခု1948ခုနဲ့တည်းရှိတာဘုန်းကြီးဟိုတလောအဲ့မှာရေးထားတာလေးတစ်ခုဖတ်လိုက်တော့မှဩငါနဲ့ဒီအစိုးရညစ်တယ်လို့ထင်တာကြောင့်ဆန်းစုကြည်ကိုတက်တက်တမတမဖြစ်အောင်ညစ်ထားတယ်လို့ထင်တာဘယ်ဟိုမှာလဲ58ရှိတာ1948ကတမတဖြစ်ခွင့်မှာတားထားတာမဟုတ်ဘူးပါလီမန်အမတ်ဖြစ်ခွင့်မှာအဲ့ဒါနဲ့တားထားတယ်ဒါမို့တမတဘယ်ရရွေးပါလီမန်အမတ်တွေကရွေးရမယ်ဆိုတော့မထူးတမတတားတာနဲ့အတူတူပဲ1948ရတားထားနော်ဒါကိုဘုန်းကြီးပြောပြနေတာလက်ရှိအစိုးရပြောခိုင်းလို့မဟုတ်ဘူးနော်လက်ရှိအစိုးရနဲ့ဘုန်းကြီးနဲ့ဘာမှကိုမဆိုင်တာစိတ်ချလုံးဝမဆိုင်ဟောဒီအမျိုးဘာသာသာသနာစောင့်ချရေးဖွဲ့တဖွဲ့လုံးနဲ့လည်းဘာမှမဆိုင်ဘူးဒါပြဘာဖြစ်လို့ပြောတာလဲဒေါအောင်ဆန်းစုကြည်တယောက်အတွက်ဥပဒေကိုပြင်ရင်နောက်ဒုက္ခအများကြီးမရောက်လည်းရောက်မယ်ရောက်သွားနိုင်တယ်နော်ဒါပြဒေါအောင်ဆန်းစုကြည်ကလည်းဒီဥပဒေပြင်ပေးလို့တမတာဖြစ်မှနိုင်ငံအကျိုးသေးဖို့နိုင်မှာလားတမတာမဖြစ်ရောလုံးလို့ရတာတွေမရှိလားရှိလားအများကြီးရှိတယ်အခုဘုန်းကြီးလေဘုန်းကြီးဝင်တဲ့နိုင်ငံအတွက်နိုင်ငံသူနိုင်ငံသားတွေညင်အေးဖို့ကဲဘုန်းကြီးတန်တဲ့ဘက်ကတရားတွေဟောပြောတယ်ဘုန်းကြီးတန်တဲ့ဘက်ကပရဟိတတွေလုပ်တယ်မရောက်တတ်ရလားရတယ်တမတဖြစ်မှလုပ်ရတာမဟုတ်ပါဘူးနော်ကိုတယောက်တမတဖြစ်ဖို့အတွက်အဲ့ဥပဒေကိုရိုက်ချိုးခဲ့မယ်နောင်ကြလို့ရှိရင်မဟုတ်တဲ့လူတွေတမတတက်လာရင်ပြဿနာမတက်ဘူးတက်လာတယ်ဒါကိုတခုတတိထားဖို့လိုတယ်ဒါဘုန်းကြီးတို့ကဘာပြောရလဲဆိုတော့နောက်တခုပြောမယ်59ခါခွေးပုံမှန်59ပြဿနာတက်တာခါခွေးပုံမှန်59ခါခွေးကဘာပြောတာလဲဆိုရင်တမတဖြစ်မဲ့ပုဂ္ဂိုလ်ဟာမိဘနှစ်ပါးရောသူကိုယ်တိုင်ရောဟောဒီနိုင်ငံရဲ့ပိုင်နဲ့အတွင်းမှာမွေးဖွားတဲ့တိုင်းရင်းသားမှမွေးဖွားသောမြန်မာနိုင်ငံသားဖြစ်ရမည်တဲ့ဘယ်သူမှမွေးဖွားတိုင်းရင်းသားမှမွေးဖွားနော်တိုင်းရင်းသားကဘယ်နှမျိုး135မျိုးအဲ့ဒါဘာကိုကန့်ထားတာလဲဆိုခုနမြန်မာပြည်ကခိုးဝင်ပြီးတော့မပုံတင်တစားကို30သိန်းပေးပြီးမပုံတင်လောက်လာတဲ့ခိုးဝင်နေတမတာဖြစ်လို့မရဘူးလို့ကားထားတာနော်အဲ့ဒါလေးသတိထားနော်တိုင်းရင်းသားမှဖြစ်တော့နိုင်ငံသားဆိုတိုင်းရင်းသား135မျိုးပဲလေဘင်္ဂါလီကတိုင်းရင်းသားမဟုတ်ဘူးနော်ဘင်္ဂါလီတိုင်းရင်းသားမဟုတ်ဘူးအဲ့တိုင်းရင်းသားမဟုတ်တဲ့လူကမပုံတင်တစား30သိန်းနဲ့ဒါသူများပြောလို့ပြောတာခေါင်းကြီးပြောတာမဟုတ်ဘူးမပုံတင်တစား30သိန်းနဲ့နိုင်ငံသားဖြစ်နေတာလေအများကြီးအဲ့ဒီပုံကိုယ်တည်းတမတာဖြစ်လို့မရဘူးလို့ပြောတာဒါပြင်ဒါဘာဖြစ်လို့လဲဟိုတုန်းကမြန်မာပြည်ကြီးလိုက်ပါရန်ကုန်တဝိုက်ကနေဟိုအောက်ပိုင်းတကြောကမွန်နိုင်ငံတော့ရှမ်းပြည်နယ်ကရှမ်းနိုင်ငံတော့ရှမ်းစော့ဘွားတွေအုပ်ချုပ်တာအလဲမှာကွက်ကွက်ဗမာပြည်နောက်မှအလောင်းပြားတို့လက်ထက်ပထမမြန်မာနိုင်ငံတော့ဒုတိယမြန်မာနိုင်ငံတော့တတိယမြန်မာနိုင်ငံတော့ဆိုပြီးတော့နိုင်ငံတော်ကိုသိမ့်ပိုင်ရင်တန်ချင်ရင်ကနေပြီးတော့အခုတိုင်းဖြစ်သွားတာနော်ကဲအဲ့တော့ဟိုတုန်းကသူ့နိုင်ငံနဲ့သူရှိစဉ်ကရှမ်းနေရဗုဒ္ဓဘာသာမဟုတ်သေးဘူးအစားတော့တော့ဗမာပြည်နဲ့တွဲမှာဗုဒ္ဓဘာသာဖြစ်ကုန်တာကြီးညိုပါလေတအားကြီးကြီးညိုတာတမူးရလို့တပည့်လူဒိုရှမ်းတောင်သူတူနိုင်ရောလားဒါလိုတချင်းဆိုရတဲ့ဒီသရာကောင်းပါလေဒါမဲ့အရင်တုန်းကပြောတာရှမ်းမင်းတူဟန်ဘွားအင်းဝကိုတက်သိမ့်နေအင်းဝဘယင်နန်းကြရှမ်းတူဟန်ဘွားကနန်းဘယင်လောက်တဲ့အချိန်မှာအင်းဝတဝိုက်မှာရှိတဲ့စာတက်ပေတဲ့အကြောမောတန်ဃာတော်တွေအကုန်ဆုံးစားပင်ဘယင်အမိတ်နဲ့ဘယ်သူမှမကြွားပဲနေလို့မရဘူးအကုန်ကြွားလာသောလည်းသာပြီးတော့အကုန်လုံးလေပင်ဖြတ်တတ်ပလိုက်တယ်ခဲ့ဘာတတ်နိုင်ပြီဘာသာသာသနာမကြီးညိုတဲ့သူမင်းဖြစ်လာလို့ရှိရင်သာသနာအတွန်းရှည်မှလားသာသနာမြန်မြန်ပြောက်မှလားအဲ့ဒါကြောင့်မလို့59ခါခွေးဟာလဲလုံးဝလှုပ်လို့မရတဲ့ဥပဒေနော်အေးစလုံးအကြောင်းပြဂါကြီးအကြောင်းပြပြီးခါခွေးပါရောပြင်သွားရင်ဘာဖြစ်လို့ပြောတာလဲခါခွေးကိုလဲနိုင်ငံသားခွင့်ရေးဆုံးရှုံးတယ်လို့ပြောဦးမယ်ဘာဖြစ်လို့ဒီကနိုင်ငံသားနဲ့တိုင်းရင်းသားတော့မခွဲဘူးလားခွဲထားလားခွဲထားတယ်နော်နိုင်ငံသားနဲ့တိုင်းရင်းသားဓာတ်တူလို့မရဘူးလေနော်တရိတ်ဆန်နဲ့လူဓာတ်တူလို့ရတာတရိတ်ဆန်မှာတရိတ်ဆန်ခွင့်ရရှိတယ်လူမှာလူခွင့်ရရှိတယ်သို့တော့တရိတ်ဆန်နဲ့လူတော့မတူဘူးနော်အဲ့လိုပဲနိုင်ငံသားနဲ့တိုင်းရင်းသားမတူဘူးနော်တိုင်းရင်းသားကဒီမြေပေါ့နော်ဒ ီပြေပွားနိုင်ငံသားဆိုတာကတခြားကနေရောက်လာပြီးတော့ဒီမှာနိုင်ငံသားခံယူတာခုနနိုင်ငံသားလက်မှတ်ရအောင်လုပ်လိုက်တာအဲ့ဒါနိုင်ငံသားအဲ့ဒီနိုင်ငံသားကိုတိုင်းရင်းသားနဲ့တန်းလို့ခွင့်ရပေးလို့မရဘူးအတန်းလို့ခွင့်ရပေးလို့ဘာသာကြားသမတဖြစ်ရင်ဗုဒ္ဓဘာသာရှေးကြမာလာပြောက်မှာလားအင်ဒိုနီးရှားရှိလေ1965ခုနှစ်သမတစုကန်တို့လက်ထက်ကအင်ဒိုနီးရှားမှာနိုင်ငံမှာရှိတဲ့ကွန်မြူနစ်နဲ့ဗုဒ္ဓဘာသာတွေကိုပလီစီယာတွေကပလီဘွားတက်ပြီးတော့ဂျီဟတ်မြင့်မြတ်သောဘာသာရေးစစ်ပွဲဆင်နွှဲလို့ဩလိုက်တာအဲ့ဒီစစ်ပွဲမှာ6တန်းနဲ့10တန်းကြာသေသွားတယ်နော်အမျိုးတော်မချန်ဘူးအစ္စလာမ်ဘာသာကသူ့အမျိုးတွေပဲသို့တော်သူ့ဘာသာမှမဟုတ်ရင်တတ်ချအဲ့ဒါဘာသာရေးစစ်ပွဲခေါ်တယ်6တန်းနဲ့10တန်းကြာမှသေသွားတယ်နော်ဒီမှာလည်းပဲအဲ့ဒီလိုဖြစ်တော့ကဲဒီလူတွေလူသားမှုနဲ့ထောင်ထဲထဲကွာပေသပေစေပေတန်းပေးကွာပေးလာမပေးဘူးသမတကအစ္စလာမ်ဖြစ်နေတာဟုတ်အင်ဒိုနီးရှားမှာအဲ့လိုလုပ်သွားလို့ဗမာကြီးမှာလည်းဘာသာကြားသမတဖြစ်ခဲ့တယ်ဒုက္ခမရဘူးလည်းရောက်အိန္ဒိယနိုင်ငံမှာနာလန္ဒာတက္ကသိုလ်ထဲမှာရှိတဲ့ဗုဒ္ဓဘာသာတန်ဃာတော်1000ကျော်ကိုအပြင်ကနေအရှင်လက်လက်မီးရှို့ထွက်လာရင်ဓာတ်နဲ့ခုတ်ဆိုပြီးတော့အဲ့ဒါလိုအပြုတ်ပြုတ်ပိဋကတ်ကျမ်းစာတွေတအုပ်မှမကြအောင်မီးလောင်တိုက်တွင်းတော့ဘာသာကျမ်းမင်းဖြစ်တဲ့ချင်းဘာလို့မှအေးမယူစိတ်ချအဲ့တော့အမျိုးဘာသာသာသနာချစ်တယ်ဆိုရင်96ဟာပြင်ပင်းမှပြင်ရမယ်လို့စဉ်းစားရမယ်နော်ခါခွေးလုံးဝပြင်လို့မရဘူးနော်စာလုံးလည်းပဲမပြင်လေကောင်းနေနော်တအိုးတယောက်အတွက်ပြင်ပေးလိုက်ပြီးရင်နောက်အဆက်ဆက်ဒုက္ခများသွားနိုင်တယ်နော်အေးဒါလေးကိုလည်းတတိထားဖို့လိုပါတယ်ဒါပေမဲ့လို့ဘုန်းကြီးတို့အခုပြောနေတာနိုင်ငံရေးဝင်ဆော့ဖက်တာမဟုတ်ဘူးနော်ငါတို့ရှောက်မဲ့နိုင်ငံရေးလမ်းကြောင်းအဲ့ဘုန်းကြီးတွေအဲ့ကိုတော်တွေသက်သက်ကိုခလုတ်ကတင်းလို့မမြင်နဲ့ဘုန်းကြီးတို့ကအခုပြောနေတဲ့အားလုံးကသာသနာနဲ့ဆိုင်ရာကိုပဲပြောတာနော်ဘာဖြစ်လို့ဒီနိုင်ငံတွေမှာဒီသာသနာရှိတော့ဥပဒေထဲမှာလည်းသာသနာနဲ့ဆိုင်တဲ့ဥပဒေဆိုတာရှိကိုရှိတယ်အဲ့သာသနာနဲ့ဆိုင်တဲ့ဥပဒေအကြောင်းကိုပဲဘုန်းကြီးတို့ပြောတယ်သာသနာနဲ့မဆိုင်တာမပြောဘူးပြင်နေတဲ့ဥပဒေစီဝါရေးလုံးမရလို့ဆိုပြီးတော့ပြင်ရမယ့်ဥပဒေတွေအများကြီးရှိမှာပေါ့တခြားတခြားဥပဒေအာဏာချက်တွေရှိမယ်အဲ့ဒါတွေပြင်နိုင်ငံတော်တိုးတက်ဖို့အတွက်ကြိုက်တယ်လို့ပြင်မှာဘုန်းကြီးတို့လည်းမဆိုင်ဘူးအခုဘုန်းကြီးတို့ပြောတာကဘာလဲဘာသာသာသနာမကွယ်ပြောက်ဖို့အတွက်ဘုန်းကြီးတို့ဘက်ကပြောသင့်ပြောလိုက်တာကိုပြည်သူလူထုနားလည်အောင်ပြောပြတာအဲ့ဒါကိုလည်းပဲဒီကိုတော်တွေရှုပ်ပြန်ပြီဆိုပြီးတော့တန်ခါယဟန်တို့နှလုံးသွင်းလို့မဲ့ဒီကိုတော်တွေရှုပ်ပြန်ပြီဆိုပြင်မှချင်းလည်းပြင်မှလို့ရတယ်နော်ပြင်မှရင်တော့ဒံဘယ်နှပါ10ပါနော်ဘုန်းကြီးတွေပေးတာလားကိုလှုပ်လို့ကိုဖြစ်တာလားကိုလှုပ်လို့ကိုဖြစ်တာတတိထားကြဖို့မလိုဘူးလားလို့လား59ကိုပြင်မယ်ဆိုလဲစဉ်းစားပါပြင်ဖို့ဦးဆောင်နေပြီးတော့လိုက်ပြီးစရုပ်နေတာကဘာသာချက်နော်ဘာသာချက်နာမည်ထုတ်မပြောလို့အဲ့ဘာသာချက်ကပြင်ဖို့လိုက်ပြီးစရုပ်နေပါတယ်ဥပဒေပညာရှင်တွေ तू ကစရုပ်နေတယ်အဲ့ဒါကိုကလိုက်ရောရင်းလိုက်ရောရင်းကနေနောက်ကျရင်ခါခွဲပါရောပြင်သွားရင်နိုင်ငံသားအခွင့်အရေးမရဘူးနိုင်ငံသားတိုင်းသမတဖြစ်ရမှာပေါ့ဒီဥပဒေရှိလို့မရတာဒါနဲ့ပြင်ရမယ်ဆိုရင်ဘာသာရောသာသနာရောလူမျိုးရောမပြုတ်လက်ပြုတ်မှာပြုတ်မှာနော်အာရှင်ဘုရားရဲ့လူမျိုးဘာဖြစ်လို့ပြုတ်မှာလဲမြန်မာမြန်မာပေါ့ဘာသာပြောင်းပြောင်းသွားပေါ့ပြောကြရှိတယ်ကလားနဲ့အိမ်အောင်ကြတဲ့မိန်းကလေးမွေးလာတယ်ဗမာရုပ်လားကလားရုပ်လားပြောဗမာပုံမပြောက်ဘူးလားပြောက်သွားလားလူမျိုးပြောက်တာအဲ့ဒါနော်ပုံပြောက်သွားတာနော်ဘသူပဲသွားယူလိုက်သူ့ရုပ်ပဲထွက်တယ်နော်ဗမာရုပ်မထွက်ဘူးနော်တော်တော်အဆိုင်ချင်းနေအဲတတိထားဖို့လိုတယ်နော်လူမျိုးပြောက်တယ်ဆိုတာကလူမျိုးပုံစံလုံးဝပြောက်သွားနှာခေါင်းမှာရှည်ပြီးကောက်ထွက်လာတယ်ပြောဦးမယ်လူမျိုးပုံစံလုံးဝကိုပြောက်ထွက်သွားတာအဲ့တော့လူမျိုးပါပြောက်တယ်ဆိုတာအဲ့ဒါကိုပြောတာနှမို့ရင်နိုင်ငံမြန်မာနိုင်ငံလေလူမျိုးကမြန်မာလူမျိုးမရှိတော့ဘူးပြုတ်သွားပြီးပုံစံအကုန်ပြောက်သွားပြီးမြန်မာဆိုတော့ဘောတော်ကတပောင်းတော့ကလားနဲ့ငါအယုတ်ရေးယူရမှာအခုမြန်မာအယုတ်ရေးယူရမှာနော်မြန်မာအယုတ်ရေးရမှာဖြောင်းပြန်ဖြစ်နေပြီအဲ့ဒါဘုန်းကြီးတို့တရားကမ္မတွေကဲဒီနေ့ဘုန်းကြီးပြောပြတော့မျိုးဆောင်ဥပဒေမတည်ဘူးလားတည်လားတ
ည်ပါပါ
အဲ့မျိုးဆောင်ဥပဒေဟာလူအခွင့်အရေးချိုးဖောက်တာလားဘာသာရေးတန်းတူအခွင့်အရေးတောင်းတာလားမတော်မတရားတောင်းတာလားတခုမှမရှိဘူးနော်ပြီးတော့ဘုန်းကြီးတွေရင်ထဲကလည်းပဲအဲ့ဒီပါတီအဲ့ဒီဖော်ရစီတွေဒုက္ခရောက်အောင်ဒုထားလုပ်မယ်ကွာဒီဆိုကကောင်းစားအောင်ဒုလုပ်မယ်ကွာတစ်ချက်မှမပေါဘူးနော်ဩတနင်္ဂနွေလုံးမှာဗုဒ္ဓဘာသာတွေအများကြီးရှိတယ်လွတ်တော်ထဲမှာလည်းဗုဒ္ဓဘာသာတွေအမတ်တွေအများကြီးရှိတယ်ဗုဒ္ဓဘာသာတွေများတော့မှာဗုဒ္ဓဘာသာကာကွယ်ရေးဥပဒေမလုပ်ခင်ရင်နောက်ဘယ်တော့မှလုပ်လို့အခုပိုင်းလေးတော့စပွန်ဆာတွေကြောင့်လုပ်လို့မရဘူးဖြစ်လွတ်တော်အဝအကိုရောက်ပြီးလွတ်တော်ထဲမဝင်သေးဘူးဒီမျိုးစားဥပဒေလေး ဒီတလပိုင်းထဲမှာနောက်ထပ်လက်မှတ်တစ်ပန်းထပ်ဖို့ဘုန်းကြီးထင်ပါတယ်ကဘာပေါ်မှာလက်မှတ်၄ပန်းထိုးပြီးတောင်းတာတခုမှမရှိနော်ဒီမော်ဂရက်စီနိုင်ငံတွေမှာအကြောက်ဆုံးကလက်မှတ်နော်လက်မှတ်ထိုးတောင်းတာကိုဒါအကြောက်တယ်ဟောဗမာပြည်ကတော့လက်မှတ်၄ပန်းပြည့်လို့မယ်၃ပန်းပို့ပြီးနောက်တစ်ပန်းဒီလာထဲမှာပို့မယ်လုံးဝမလှုပ်ဘူးဗျာဒီမော်ဂရက်စီနိုင်ငံဟုတ်လားမဟုတ်လားတော့မသိဘူးဒီမော်ဂရက်စီနိုင်ငံတွေမှာအကြောက်ဆုံးကလက်မှတ်ပဲလေးပန်းဆိုတာဘယ်နိုင်ငံမှာမှလက်မထိုးမတောင်းဘူးမြန်မာပြည်မှာတောင်းပါသည်မရပါလွတ်တော်တကားပဲခိုင်းနေတာလားမျိုးဆောင်ဥပဒေကပဲမတွန်းနိုင်တာလားအဲ့တော့လိုအပ်ရင်လူတွေကိုယ်တိုင်ဆန္ဒပြသင့်ပြဖို့လိုတယ်နော်ပြဖို့လိုတယ်ဘာပြောမျိုးဆောင်ဥပဒေပြဋ္ဌာန်းရေးပြကိုပြဖို့လိုတယ်အခုအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဖွဲ့တာမျိုးနယ်ပေါင်း180လောက်ရှိသွားပါပြီ180တနေ့ကိုတမျိုးနယ်ပဲဆန္ဒပြနော်နှစ်တစ်ဝက်လုံးလုံးဆန္ဒပြလို့ရတယ်အဲ့ဒါမှနားထိုင်ရင်တော့ဒီလွတ်တော်တော့နားထိုင်တာမရှိတော့ဘူးဒါမှမကြမ်းရင်မတတ်နိုင်ဘူးလုံးမယ်မပြထမ်းမချင်းဘာဖြစ်လို့လဲဘုန်းကြီးတို့အသက်ကိုပါရင်းထားပါတယ်နော်ဒီလိုဟောတော့ဘာသာကြားထဲနေဗုဒ္ဓဘာသာပြောင်းလာတဲ့တက္ကမကြီးတယောက်ကဘုန်းကြီးကိုရှောက်တယ်အင်မတန်အဲ့ဒီဘာသာဟာအာဂါတာကြီးတယ်နော်တဲ့ဆရာတော်မဟောပါနဲ့ရက်လိုက်ပါဆရာတော်အသက်အန္တရာယ်ဆိုရင်လို့ပါခေါင်းကြီးအသက်ကိုလှူပြီးသားပါလို့တခါလေးပြောထားတယ်ဒီကိစ္စလုံးလို့သေသွားရင်လှူပြီးသားပါတော့တော့ဒီဟာမအောင်မြင်သေးပဲနဲ့တော့အသက်ကိုမပေးခြင်းသေးဘူးမရင်ခြင်းဘူးလို့အောင်မြင်သွားပြီဆိုရင်တော့တန်နဲ့ပေးမယ်ပေးရင်ပေးပါစေအဲ့တော့ခေါင်းကြီးလုံးပဲအဲ့ဒါလို့ခေါင်းကြီးတို့ကတွက်ပြီးသားဖြစ်တဲ့အတွက်သိမဆန်းဘူးလုံးပါပဲလို့ပြောထားတယ်ဒါတော့ပြောချင်တာကဒီဟာအောင်မြင်ဖို့အားလုံးမှာတာဝန်မရှိလားရှိလားရှိပါ
တယ်ဗျာ
ခေါင်းကြီးတွေတင်တာဝန်ရှိတာမဟုတ်နော်လူတွေလည်းတာဝန်ရှိတယ်ကဲမျိုးဆောင်ဥပဒေပြဋ္ဌာန်းရေးဒေါ်ရေးဆိုရင်អော်ရဲလားမអော်ရဲဘူးလား တရားပွဲမှာអော်ရဲတာလားလမ်းပေါ်ထွက်អော်ရဲတာလား အဲဒါနဲ့ဥပဒေမဲ့တော့မလုံးနဲ့လေနိုင်ငံတိုင်းမှာဥပဒေရှိတယ်အဲ့တော့မျိုးနယ်တိုင်းမှာဒါမပြတ်ထမ်းပေးရင်တော့ဘုန်းကြီးတို့တောင်းဆိုမှာညိုတဲ့အတိုင်းမှာအဲ့ဒီဆန္ဒပြခွင့်တင်ရမယ်တင်ပြီးရင်ပြရမယ်ဘာဖြစ်လို့ပြခွင့်မပေးရမှာလဲအစိုးရကိုတနတ်နဲ့ကြိုက်ပြီးတိုက်တာမှမဟုတ်တာလွတ်လပ်စွာဆန္ဒပြခွင့်ရှိတဲ့အတိုင်းဆန္ဒပြခွင့်တင်တယ်သူတို့ပေးတယ်ပေးရင်ပြတယ်အဲ့ဒါလို့ဆန္ဒပြပြီးတောင်းဆိုရမယ်နော်ပြည်သူလူထုအင်အားအဲ့ဒါလို့လုံလိုက်တော့ဒီလုပ်ငန်းဟာဟိုနိုင်ငံအတွက်ဘာညာโอ้โดดว้านနေတဲ့နိုင်ငံရေးလမ်းကြောင်းအနောက်ဆက်ဖြစ်တဲ့မထင်ကြနဲ့ဒီဘုန်းကြီးတွေဥဆောင်နေတဲ့ဘုန်းကြီးအားလုံးဘာရာဒူးမှလည်းမယူနော်ဘာရာဒူးမှလည်းဘယ်လကားမှလည်းမရောက်ဘယ်စပွန်ဆာမှလည်းမရှိနော်ဘယ်စပွန်ဆာမှလည်းမရှိဘူးလက်ရှိဆိုရတဲ့စပွန်ဆာမပေးပါဘူးသူ့အတူနေတာပါတခါမှလည်းမတွေ့ပါဘူးနော်အဲ့ဒါဒီဘက်နောက်မှအစိုးရရှိတဲ့ကြံခိုင်ဖွံ့ဖြိုးရေးပါတီရှိတဲ့ဘယ်ပါတီမှလည်းမရှိပါဘူးအဲ့တခုတော့ရှိတာပေါ့ဖုန်းကြီးတို့လိုချင်တဲ့ဥပဒေကလက်ရှိအစိုးရကိုမတောင်းလို့ဘယ်သူသွားတောင်းလဲလက်ရှိအစိုးရတောင်းမှရမှာဖြစ်တဲ့အစိုးရကိုသွားတောင်းတယ်သွားပြောတယ်ဒါတော့ရှိတာပေါ့ပေးတာမပေးတာသူတို့ခန္ဓာလေအဲ့ဒါလို့သွားတောင်းလို့သွားပြောလို့တွေ့တာကိုဒီအစိုးရစပွန်ဆာရှိပါမပြောနဲ့အစိုးရတရားမှမပေးဘူးစိတ်ချနော်ဖုန်းကြီးတို့ကိုယ်တိုင်လည်းပဲဒီထဲမှာလုပ်နေပါတယ်အစိုးရရှိတဲ့တရားမှလည်းမရဘူးကြားခိုင်ပွင့်ပွဲပါတီကလည်းဘာတစ်ခုမှမပေးဘူးဘာမှလည်းမဆက်မဆိုင်ရမဆရာတော်ကြီးကနိုင်ငံသစ္စာဆောက်တည်သူဆိုတဲ့စာအုပ်လေးတအုပ်ရေးပါတယ်။အဲ့ဒါလေးရေးတာအကြောင်းပြုပြီးတော့ကြာကန်ပွင့်ပြေးဘက်ဂရောင်းရှိတဲ့လက်ရှိအစိုးရထောက်ပံ့နေတဲ့ထင်နေတာပါ။ဘယ်အစိုးရမှလည်းမထောက်ပံ့ဘူး။သူတို့လူတွေတတ်မှတ်ထားတဲ့ဘယ်ခရိုနီမှလူတွေကခရိုနီတော့တိုက်နေတယ်။တကယ်တမ်းမှာလူမျိုးမပြောင်းအောင်။နော်။တကယ်တမ်းမှာလူမျိုးမပြောင်းအောင်အဲ့ဒါခရိုနီတော့တိုက်။ခရိုနီတွေနဲ့မျှတတဲ့စိတ်နဲ့အားလုံးမျှတအောင်လုပ်ပေးပါ။ဒါခွန်ကြီးတို့ကတော့အဲ့တဘောကိုတဘောကြပါတယ်။ဒီလိုပဲလုပ်တင်ပါတယ်။တော်တော်တကယ်တည်းမှာကိုယ်လူမျိုးကိုယ်ဘာသာမပြောင်းအောင်လုပ်ရမယ်ဟာကိုခရိုနီအဲမီဒီယာတွေပြောတဲ့ဘက်ပဲလိုက်ပါနေကြတယ်မီဒီယာတွေကလည်းလေတခါတခါကြတော့လေလူတယောက်ဘဝပြည့်အောင်မီဒီယာလုပ်လို့ရတယ်နော်သူတို့ရေးလိုက်ရင်လူကြတဲ့မထွက်ရတော့ဘူးတော်တော်ကြောက်ဖို့ကောင်းတယ်ချစ်စရာအကောင်းဆုံးလဲသူတို့ပဲဘာဖြစ်လို့လဲကောင်းအောင်ရေးလဲသူတို့ပဲလေကြောက်စရာအကောင်းဆုံးလဲသူတို့ပဲမော်ပြီးပါတန်ခါစီဝဲလောက်တော့အဲမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးဖွင့်ချရတယ်မီဒီယာပဲလေဘုန်းကြီးတွေမပြောတဲ့ဇာတ်တွေပြောပါတယ်ဆိုဖြတ်ညှက်ဆက်ကတ်တွေလုတ်ပြီးချထိုက်တာဘုန်းကြီးတွေမနှဲပြန်ရှင်းယူရတယ်အဲ့ဒါမီဒီယာပဲ အဲ့တော့ဒါမြင်အဲ့မီဒီယာကသူတို့ဂျာနယ်ရောင်းကောင်းအောင်လုပ်တာဒါမြင်မီဒီယာမှာဒီဂျာနယ်သတင်းပေးတဲ့လူကဘယ်လောက်ရသတင်းတစ်ပုဒ်3000မရ3000နဲ့တန်တရာမှာဒုက္ခရောက်ခံရကြည်စမ်းအဲ့ဘုန်းကြီးတွေတချို့ဘုန်းကြီးတွေဘဝပြတ်မတက်ပဲရေးလိုက်တဲ့အတွက်လေအတော့ကိုကမောက်ကမဖြစ်သွားတာစောက်ထိုးမိုးမြော်ဩဝိရသူဥဆောင်တော်ရိုးဆောင်ဥပဒေလောက်တဲ့ဖွဲ့ဦးလေဩဝိရသူဥဆောင်တော်တကယ်ဥဆောင်နာဆရာတော်ကြီးတွေဩဝိရသူဥဆောင်တော်ဖွဲ့လိုက်တာပြောတယ်ဂျာနယ်ရောက်ကောင်းအောင်ဖွဲ့တယ်အဲ့တော့နောက်ကလိုက်မဲ့ဆရာတော်ကြီးတွေကဒီဥစဉ်လေးဥဆောင်တာကိုနောက်ကလိုက်တယ်လို့မဖြစ်လက်ဖြစ်အဲနောက်လူမလိုက်ရဲအောင်ပြုတ်အောင်နော်ဩဝိရသူဥဆောင်တယ်ဆိုတော့ဩဝိရသူကငါကသူကဟောဘူးတယ်လေတခိုင်းတယောက်လျှောက်လို့သူကပြောတာသူကစေတနာနဲ့ပြောတာနော်စော်ကားတာမဟုတ်ဘူး NLD ပါတီကိုခွတ်တောင်းမဟုတ်တော့မွတ်တောင်းလို့ပြောခဲ့တာဩဝိရသူသူပြောခဲ့တဲ့ဇကားကမွတ်တောင်းလို့ပြောခဲ့တယ်သူ့နဲ့တခိုင်းတယောက်ကပြောလို့သူကပြောတာအဲပြောတဲ့အချိန်မှာမင်းတို့ပါတီမှာအဲ့ဒါလေးတွေတတ်အောင်လုပ်ကြလို့အဓိပ္ပာယ်နဲ့စေတနာနဲ့ပြောတာအဲ့ဒီပြောတဲ့စကားကြောင့် NLD ပါတီကနာပြီးတော့ဝိရသူသာဥဆောင်ရင်အကုန်ကန့်ကွက်တယ်ဒီလိုဖြစ်သွားတယ်ဒီလိုဖြစ်သွားတော့အခုမျိုးဆောင်ဥပဒေလောက်တာကဆရာတော်တွေဥဝိရသူကအဲ့ဒီဒီအဖွဲထဲမှာအကိုင်းခက်ကလေးတစ်ခုပဲဘုန်းကြီးတို့လည်းအကိုင်းခက်လေးတစ်ခုပဲအားလုံးပေါင်းမှပင်စည်းတစ်ခုဖြစ်တာအဲ့ဒါကိုဥဝိရသူဆောင်ဥဆောင်တော့ဥဝိရသူဥဆောင်တော့ဖွားလဲဖွားရောဟိုပါတီရဲ့တခါတည်းအဒီကိုတော့ဥဆောင်လို့တော့ကန့်ကွက်ပြီးသားပဲတခါတည်းထားချရတယ်ရောမျိုးဆောင်ဥပဒေဖောက်ခုလည်းလုံးဝမဖောက်ဘူးတော့ဆက်စုပ်ကြီးထားကန့်ကွက်တဲ့အချိန်မှာလုံးဝမဖောက်ဘူးဘာဖြစ်လို့လဲဘုန်းကြီးတို့မထုတ်ပြန်သေးဘူးလေဒီမျိုးဆောင်ဥပဒေမထုတ်ပြန်သေးပဲသူ့နဲ့ထိုင်မရောက်တဲ့မဖတ်ဘူးပဲနဲ့ဩဝိဒသူဥဆောင်လဲဆိုတာနဲ့ကန့်ကွက်ပြီးတာပဲတခါတည်းထားချတာအဲ့ဒီမှာပฏิပက္ခအတွင်နေဖြစ်သွားတာအမှန်တကယ်ဒီဘုန်းကြီးတွေကအဲ့ဒီရွယ်ချက်လုံးဝမပောင်းဘူး channel တွေဖွားတယ်သူ့ channel ရောင်းကောင်းအောင်ဖွားတယ်နော်အဲ့ဒါကိုလိုက်ပြီးတော့မရောင်းဖို့တော့လိုတယ်အဲ့ဒါလိုက်ရောင်းရင်ခုနလုံနေတဲ့ဆရာတော်တွေရဲ့ရင်ထဲကစေတနာကပါဒသာသနာမကွယ်ပြောင်းကိုအမျိုးသမီးတွေရအသိနဲ့အခွင့်အရေးတွေဆုံးရှုံးနေလို့မဆုံးရှုံးအောင်အကယ်၍ဘာသာပြောင်းပြီးယူမယ်ဆိုလဲယူသွားအဲ့မိကလေးမနစ်နာဘူးဘာဖြစ်လို့လဲသူ့ဘာသာလည်းပြောင်းတဲ့အတွက်နေရင်လည်းအရင်မခံဘူးအသက်လည်းမခံတော့ဒီမိကလေးအတွက်တတ်တာလေမပြောင်းမဲနဲ့ယူရင်ကိုဘာသာချင်းလို့မပြောင်းချင်ဘူးဆိုရင်အမအရင်နဲ့ခံမယ်အသက်ပြတ်ခံမယ်ဒါတွေဖြစ်လာမှဆိုလို့အဲ့လိုဖြစ်လာရင်ဘာသာရေးပြိပက္ခတွေကဖြစ်လာပြန်ရောဒါတွေမဖြစ်အောင်လို့စစ်မှန်တဲ့စေတနာနဲ့လောက်တာကိုအဲ့ဒါဘုန်းကြီးတွေဘာဖြစ်တယ်ညာဖြစ်တယ်နဲ့ပြောရင်ဘာဖြစ်တတ်ဒံပင်တတ်ပါတယ်လို့မမှားသေးတဲ့လူတွေမမှားသေးတဲ့လူတွေမသိလို့မှားမိတဲ့လူတွေမမှားအောင်စေတနာနဲ့ဟောပြတယ်နော်ဘာသာရေးအပုတ်ချတာမဟုတ်ဘူးနောက်တယောက်ခေါင်းဆောင်ကလိုက်ပြောတိုင်းနောက်လူကအာတို့ခေါင်းဆောင်ပြောတို့ဒီလိုလိုက်ရမယ်သွားမမှားနဲ့တော့ဘာသာရေးဟာအလွန်နဲ့နဲတယ်လို့အလွန်သိမ်မွေးပါတယ်အဲ့ဒါကိုသွားပြီးတော့တန်ရောင်မလိုက်မိဖို့တန်ရောင်လိုက်ရင်သူငရဲသွားရင်ကိုပါပါနိုင်လားဒါလေးကိုလည်းစဉ်းစားကြည့်ပါငရဲအပူကိုတော့မင်းညပြောပါတယ်ဖျောင်းတိုင်းလေးလေးလက်ညှိုးနဲ့ပဲရှို့ကြည့်ပါနော်အဲ့လိုမျိုးမမားအောင်လို့ဒီနေ့ညဒံဆယ်ပါးတရားကိုဟောပါတယ်အားလုံးတတိနဲ့ဘာသာသာသနာကိုစောင့်ရှောက်ကာကွယ်ဝေဖန်တော့မယ်ဆိုရင်လည်းတတိနဲ့ဝေဖန်သင့်လားမဝေဖန်သင့်ဘူးလားရှေးတုန်းကခက်ကတော်တော်လေးဝေဖန်တာနဲတယ်ဘာဖြစ်လို့လဲဖရာတရားစာတွေသူတို့ကိုယ်တိုင်သိတာဟိုဘုန်းကြီးတွေကိုယ်တိုင်သင်ပေးသူတို့ကိုယ်တိုင်သိနားလဲနေတော့တုံတန်ကိုမပြောဘူးအခုကြတော့လေတိကနေဆိုပြောမယ်တိကနေဆိုပြောမယ်ပြောတဲ့အခါပြောခဲ့ပုဂ္ဂိုလ်ပြောခံတဲ့ပုဂ္ဂိုလ်ကလုံးဝသီလပြည့်နေတဲ့ပုဂ္ဂိုလ်ဆိုထားသီလရှိတဲ့ပုဂ္ဂိုလ်တွေဖြစ်နေတဲ့ဆိုအခြားဟုတ်တဲ့အဲ့ဒါပြီးတော့ကိုယ်ယောက်ကရဒုက္ခတွေများရောအဲ့ဒါတွေလည်းတော်တော်များများဘုန်းကြီးတို့တွေ့ဘူးပါတယ်ဒီလိုတွေမဖြစ်စေချင်လို့နော်အလုံးသာသနာပြည့်ဘာသာပြည့်အပြည့်ဒံတွေကနေလွတ်ငြိမ်းစေခြင်းလို့မကြောက်စေခြင်းလို့စေတနာနဲ့ဟောကြားပါတယ်လိုက်နာခြင်းသုံးနိုင်ကြသဖြင့်သာသနာပြည့်ဘာသာအပြည့်ဒံသိမဲ့အပြည့်တွေကနေကင်းလွတ်ပြီးတော့ဒုက္ခအလုံးတို့ရဲ့ချုပ်ရနှင်းရနိဗ္ဗာန်ကိုလင်းမြန်စွာရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်တည်း